ဘုန်းကြီးကတရားဟောရင်တော်တော်ကြာတတ်တယ်နော်။အရင်လက်ကြုံမှုပြီးသွားတယ်။တဏှာကြီးလို့မှန်းရင်နှစ်နာရီလောက်တော့ကြာမယ်။ဒါကြောင့်အားလုံးတရားဓမ္မတွေတက်တာတယ်လို့ထိုင်လိုက်ကြ။နေတာတယ်လို့တက်တာတယ်လို့ထိုင်လိုက်ကြပါ။သိစမရှိပါဘူးနော်။မတက်တာတဲ့အနေထားနဲ့အထိုင်းနေလို့ရှိရင်ကြာရင်နာလာတဲ့ခါမှာစိတ်ကတရားစီကိုမရောက်ဘဲနဲ့နာတဲ့စီကိုရောက်နေတယ်။အဲ့တော့တရားနာတာမဖြစ်တော့ဘဲနဲ့နာတာဘူးပဲမှတ်နေတဲ့စိတ်ဖြစ်သွားလိမ့်မယ်။ဒီစင်ကာပူကဒကာဒကမတွေကအားလုံးပဲဖြစ်ပညာဓာတ်တွေဖြစ်ကြတယ်။ပညာရေးအသင်တန်းတော်လေးမြင့်ကြတယ်ဆိုတော့ဒီကိုရောက်လာတဲ့အခါမှာဘုန်းကြီးကတခြားမှာပြောတဲ့ပြောပုံစုံပုံနဲ့မတူတော့နော်စိတ်တက်ကမြင့်တော့ပြောရတာပုံပြီးလွတ်လွတ်လပ်ပြောလို့ရတယ်အဲ့တော့ဘုန်းကြီးလွတ်လွတ်လပ်ပြောရတော့ပါပဲတရားဟောတယ်ဆိုတာကဟောတဲ့သူနဲ့နားတဲ့သူနှစ်ဦးလုံးဝမှမတူတယ်နော်ဥမာကလေးငယ်လေးတွေကိုဟောမယ်ဆိုရင်တမျိုးဟောရမှာပဲ။ဒီကြီးတွေကိုဟောမယ်ဆိုရင်တမျိုးဟောရမှာပဲ။အဲ့ဒါလိုပဲခိပညာမတတ်တဲ့လူတွေကိုဟောမယ်ဆိုရင်သူတို့နားလည်လောက်တဲ့စကားမျိုးနဲ့ဟောရမှာ။ခိပညာတတ်တဲ့လူတွေဖြစ်နေတော့ဟောပုံကနောက်တစ်မျိုးအရှင်းပြအောင်စင့်တော်အောင်ဟောရမှာနော်။အမှန်တော့အဲ့ဒါကဘုန်းကြီးတွေပူလွယ်နေတယ်ဒီနေ့ပြောခြင်းတဲ့အကြောင်းအရာရဲ့ခေါင်းစဉ်လေးကိုဘုန်းကြီးစဉ်းစားတတ်တယ်လို့စဉ်းစားပြီးတော့ပြထားတယ်။အဲဒီမြမလိုခေါင်းစဉ်ကမြင့်မြတ်မှုရောက်ဆုံးနေခြင်းအဲခေါင်းစဉ်ကတော့တော်တော်စိတ်ဝင်စားစရာကောင်းတယ်နော်မြင့်မြတ်မှုရောက်ဆုံးနေခြင်းလူဆိုတာမြင့်မြတ်တဲ့သဘောဖြစ်တယ်။မွေးကလေးကအဲ့ဒီမြင့်မြတ်တဲ့သဘောဆိုတာပါလာပြီးသားပဲနော်။အဲ့တော့လူတွေရဲ့စိတ်မှဖြစ်တတ်တာတွေကိုကြည့်မယ်ဆိုရင်ကောင်းတာလည်းဖြစ်တတ်တဲ့သဘောရှိတယ်။ဆိုးတာလည်းဖြစ်တတ်တဲ့သဘောရှိနေတယ်။လောဘလည်းဖြစ်တတ်တယ်၊လိုချင်တယ်နော်။ဒါပေမဲ့ပြင်းပြင်းနဲ့စိတ်လည်းရှိတယ်။ရရင်ပျော်တတ်တယ်လို့ပြီးတဲ့ခါမှလည်းပျော်တယ်နော်။တချို့ကပြီးရတာပျော်လုံးလို့အဲ့ဒါပဲနေတိုင်းကြိုးစားနေကြတာ။ပြေးနိုင်မှုမွေးနိုင်မှုပြေးနိုင်မှုကူညီနိုင်မှုဒီလိုအသက်ကြီးလာတဲ့ခါမှာအဲ့ဒါပို့ပြီးတော့ပျော်စရာကောင်းလာတယ်။ဘုန်းကြီးငယ်ငယ်တုန်းကသူများဒီကတခုခုရရင်ပေါ့ဥပမာမိဘတွေဒီကအကိုတွေအမတွေဒီကတခုခုရလို့ရှိရင်သိပျော်တာပဲ။အခုကြီးလာတဲ့ခါကျတော့ကိုကပြန်ပေးရလို့ရှိရင်ပိုးပျော်တယ်။အဲ့တော့ပြေးနိုင်တဲ့သဘောပြေးရတာကိုကျင်းတဲ့သဘောတွေကပို့ပြီးတော့ဖြစ်တယ်။အဲ့ဒါလိုပဲလူတွေရဲ့စိတ်မှာသိစုတတ်တဲ့သဘောမုန်းတတ်တဲ့သဘောလည်းရှိတာပဲเนาะဒါပေမဲ့ဖြစ်တတ်တဲ့သဘောသဘာဝဆိုတော့လည်းရှိတာပဲတချို့လူတွေကတော့သိစုရတာမုန်းရတာကိုကြိုက်တာရှိတယ်လို့ကြားမှုတယ်ဘုန်းကြီးနဲ့ပြီးတဲ့ဒကမကြီးကြောက်ဆိုပြောဘူးတယ်သူကတရားကိုသိစုနေရတာကိုကြိုက်လုံးလို့သိစုနေရချင်းမှတ်ထားတာမိသွားမှဆိုလို့အဲ့ဒီမှတ်ထားတဲ့အတိုင်းကိုပြန်ဖတ်ဖတ်ပြီးတော့သူကသိစုနေရရင်သူသဘောကျအဲ့သူ့ကိုဘုန်းကြီးကတရားထုတ်ဖို့ပြောတယ်ပြောတော့သူတရားထုတ်ပါတယ်ဆိုတော့တရားထုတ်လို့နည်းနည်းအစဉ်ကြီးလာပြီဆိုရင်စိတ်ကကြီးလင်းလာတယ်အေးချမ်းလာတယ်နူးညံ့လာတယ်တိမ်မွေ့လာတယ်အဲ့လိုဆိုသူကရပ်လိုက်တော့အစဉ်ကြီးနေတော့မှဘာလို့ရလိုက်လဲလို့မေးတော့စိတ်ကအဲ့လိုကြီးဖြစ်သွားတော့စိတ်ဆိုးလို့မရတော့ဘူးတဲ့တော်တော်ထူးဆန်းတဲ့လူတွေကနော်ဘုန်းကြီးတော့လူထုလူသားတွေအများကြီးသိဘူးတဲ့အဲ့ဒါလိုပဲသိမဆိုးရမနေနဲ့အဲ့လူတွေလည်းတွေ့ဘူးလေသင်္မခါတော့အဲ့ဒါသူများကိုသိဆိုးနေတာဒါပေမဲ့သူသိဆိုးတဲ့အထဲမှာဘသူ့ကိုအများဆုံးသိဆိုးတယ်လဲဆိုတော့မှန်ပြီပြောနိုင်မလားဘသူတို့သူ့မိဘတွေကိုသူအများဆုံးသိဆိုးတာအဲ့ဒါအမြဲတမ်းသူ့မိဘတွေကိုရန်လုံနေတာပဲတခြားလည်းပဲသူနဲ့ရင်းနှီးတဲ့သူတွေသူဦးလေးတွေအတော်တွေအမြဲတမ်းရန်လုံနေတာပဲ
တငယ်ချင်းဆိုလည်းဒီလိုပဲအဲဒါတငယ်ချင်းတွေသိဆိုးပြီးရံလုံးနေကြတယ်အဲတော့သူ့ကိုတရားထုတ်ပါလို့ပြောရင်တရားထုတ်ရင်သိဆိုးမှမဟုတ်တော့ဘူးလေအဲတော့သူတရားမထုတ်ဘူးမသူစားမလားဘုန်းကြီးတော့အဲ့လိုသူစားစားနေပြေးဘူးလေအဲတော့လူတွေဟာတချို့လူတွေဟာသိဆိုးနေရတာဒေါသထွက်နေရတာကိုအရသာခံတယ်လို့ထင်တယ်နောက်သူကဥပမာကြောက်တတ်တာကိုလည်းအရသာခံတယ်နော်ကြောက်တာကိုအရသာခံတာဥပမာပြောပြနိုင်မလားဘာအထောက်ထားကြည့်တရေကားတွေကြည့်ကြနော်ကြောက်တာကိုအရသာခံနော်နောက်ဝန်းနေတာကိုလည်းအရသာခံဘာအထောက်ထားရှိလဲဝန်းနေစရာကောင်းတဲ့ဇာလန်းတွေရုပ်ရှင်တွေကြည့်ကျင်တယ်ဝန်းနေစရာကောင်းတဲ့ဝတ္ထုတွေဖတ်ကျင်တယ်အရင်နဲ့ပြောဥပါအစိုးဓမ္မကြီးတွေဆိုရင်ဒီလိုကြိုက်တဲ့ဝိထုကိုဖတ်တာကောင်းလုံးလို့တဲ့မြေကြီးတွေကြားလို့တုတ်နေရတာအဲ့ဒါနောက်ထပ်ဖတ်အောင်ပါပဲတဲ့ရိတ်ရှင်လည်းဒီလိုပဲအဲ့ဒီရိတ်ရှင်ကကောင်းလုံးလို့တဲ့ငိုလိုက်ရတာတဲ့အဲ့ဒါနောက်ထပ်ကြည့်အောင်ပါအဲ့တော့လူတွေကအဲ့ဒါကိုပြင်းထန်တဲ့ခံစားမှုတွေကိုခံစားခြင်းတွေအဲ့ဒါကိုအရသာတစ်မျိုးအနေနဲ့ဒီလိုခံစားကြရတယ်သူတို့ပဲဖြစ်တာကိုလည်းတရားသာခံတာပဲအဲ့တော့ငယ်တုန်းမှာတော့ကလေးဟာသူ့အမေကိုပူချစ်တယ်။နည်းနည်းလေးပြီးကြလိုက်ပြီဆိုအဖေကိုလည်းချစ်တယ်။အသက်ပူကြည့်လာတဲ့ခါမှာတချို့ကအဖေကိုပူချစ်တယ်။ဒီလိုပဲအသက်ကြီးလာတယ်လေဒီကောင်မောင်မကညှိုးသားချင်းတငယ်ချင်းအပေါင်းချင်းအဲ့လိုချစ်တဲ့လူတွေကပူပြီးတော့များလေဖြစ်လာတယ်နော်။ဒီထက်ပူသက်ကြီးပြီးတော့ဟိုတရားလည်းပဲအထုတ်လို့စိတ်ကပူပြီးရင်းကျက်ရင်းမြန်သွားပြီဆိုရင်ဖြစ်တဲ့လူတွေပုံများတာဘာမှအရှင်ကြီးမတော်တဲ့လူတွေလည်းဖြစ်တာမေတ္တာပူကြီးတာအရင်ဆုံးကတော့ရှင်မျိုးတော်မှဖြစ်တယ်နောက်ပိုင်းကျတော့ရှင်မျိုးမတော်လည်းဖြစ်တယ်တော့ဘုန်းကြီးရဲ့ကိုယ်ရည်တချို့ပြောရမယ်ဆိုရင်တချို့ဘာမှရှင်မျိုးရင်းချာမတော်တဲ့လူတွေကပူပြီးဖြစ်ပြာကောင်းတာရှိတယ်သူတို့အရင်ကျတော့တခါတလေခက်စင်းစင်းဖြစ်သွားတာလည်းရှိကြတယ်နော်ရှင်မျိုးမတော်တဲ့လူကြမှပူပြီးတော့ရှင်မျိုးချက်မကဖြစ်ရတာရင်းနှီးရတာရှိတယ်အဲ့လည်းပဲကျင်းနဲ့ဆရာဝန်တာဆရာတမျိုးပဲဘုရားတပည့်လေးတယောက်ကပြောဘူးတဲ့ခုစင်မျိုးတွေကကိုယ့်ကိုချစ်တယ်ဆိုတာတော့တဲ့စင်မျိုးတော်လို့ချစ်တာမလို့ဘာမှမထူးဆန်းပါဘူးတဲ့ပြီးတော့ကျင်းနဲ့ပါတယ်တဲ့အဲ့လိုချစ်တာကိုခံစားတယ်ဒါပေမဲ့အတူတည်းဝန်တာလာတယ်လို့မခံစားရဘူးတဲ့ဒါပေမဲ့ပြီးလာတဲ့ခါမှာစိတ်ချတော့ကောင်းနဲ့အများနဲ့ဆက်ဆံလာတဲ့ခါမှာအများကကိုယ့်ကိုဘာမှစင်မျိုးမတော်တဲ့ဇင်းတွေကကိုယ့်ကိုချစ်ခင်လာတာလေးစားလာတာကိုအားရခါကြတော့တဲ့အင်မတန်ဝန်သာအားရတော့တာပဲအဲ့ဒီကြမှာပဲငါဟာတကယ်ချစ်စရာကောင်းလို့ငါ့ကိုချစ်တာဆိုတာကိုသဘောပေါက်တာအရင်တော့ကတော့သူမျိုးတော်လို့ချစ်တာချစ်စရာကောင်းလို့ချစ်တယ်လို့မထင်ဘူးအမျိုးတော်လို့ချစ်တယ်လို့ပဲထင်တာနောက်ပိုင်းကျတော့ဘာမှမတော်တဲ့လူတွေကချစ်တာခံတာလေးစားတာကိုရလာတဲ့ခါကျတော့ငါဟာတကယ်ပဲချစ်စရာကောင်းတဲ့သူတကယ်ပဲလေးစားစရာကောင်းတဲ့လူဖြစ်လို့ငါ့ကိုချစ်တာလို့ခံစားရပြီတော့အဲ့ဒါကိုကျင်းနှံ့မှုပိုရတယ်ဒါလည်းပဲဒီမှာရှိတဲ့ဒကာဒကမတွေလည်းကြုံမှုမှာပဲခံစားရမှုမှာပဲနော်အဲ့တော့လူရဲ့စိတ်မှာခံစားမှုတွေကအမျိုးမျိုးရှိကောင်းတာလည်းရှိတယ်ဆိုးတာလည်းရှိတာဒါပေမဲ့အခုဘုန်းကြီးနိုင်ငံကြားတိုင်းပြည်တွေတော်မရောက်ဘူးရောက်တဲ့အခါမှာအထူးသဖြင့်အမေရိကန်လိုအင်္ဂလန်၊ကနေဒါ၊ဂျပန်၊ကိုရီးယား၊ဩစတြေးလျာနိုင်ငံတော်နှံ့ပါတယ်စင်ကာပူကတော့ထက်ကတော့မကတော့ရောက်တဲ့ကောင်လေးလာကြည့်တော့လူတော်မများဟာအဖြေကြီးအဲ့ဒီမေတ္တာစိတ်နည်းသွားတာကိုတွေ့ရတယ်လောဘပူကြီးလာတယ်ဒုက္ခပေါင်းပူဆန်းလာတယ်အခုဆိုရင်မိဘဥတော်မှစိတ်မဖြစ်တော့တဲ့လူမျိုးဖြစ်တာလေမဖြစ်တာလေရှိတယ်တွေ့ရတယ်ဒီကောင်မတော်မှဆိုလည်းပဲနည်းနည်းပါးပါးတာဝန်ရှိတာတော့ပဲတကယ်ဆက်လိုက်လည်းလည်းဖြစ်တယ်လို့မပြောနိုင်ဘူးဒီစဉ်းစားရင်းအပေါင်းချင်းဆိုလည်းဒီလိုပဲအပြည့်အည်ရောလောက်ပေါင်းရတဲ့သဘောပဲရှိတယ်။တကယ်သူ့အကျိုးကိုသူအရှုံးမြတ်တွေ့မနေတော့ပဲနဲ့ပက်လက်လေးလေးစစ်ကြခင်တာရေယုံကြီးကြီးစစ်ကြခင်တာတဖြည်းဖြည်းနဲ့လာ။ကျင်းဆိုင်မှုတွေပို့ပြီးတော့များလာ။ကျင်းဆိုင်မှုများလို့လည်းပဲမနာလိုတဲ့စိတ်စိတ်ဓာတ်မျက်စိကြတွေပိုများလာ။အဲ့လိုမနာလိုတဲ့စိတ်တွေများလာတဲ့အခါကျတော့ရင်းနှီးမှုပွင့်လင်းမှုတကယ်မရှိတော့
အဲ့လိုနဲ့ပဲဥဒ္ဒရောများဟာအပေါ်ရန်လောက်ဆက်ဆံလို့ရတဲ့လူတွေသာများနေပြီးတော့ညီညီညီဆက်ဆံလို့ရတဲ့လူကအဖြည်းနေသွားတယ်။အဲ့လိုညီညီညီဆက်ဆံရတဲ့လူနေသွားတဲ့အတွက်ကြောင့်ပဲစိတ်ထဲမှာအဖြည်းကျန်တဲ့ခံစားမှုအပေါ်မဲ့တဲ့ခံစားမှုဆိုတာဖြစ်လာလုံးလေးနဲ့ဆိုတာကိုဖြစ်တာနော်။အဲ့ဒီဒီပြဿနာတွေကအခုဖြစ်မှာအခုဖြစ်တိုးတက်တဲ့နိုင်ငံကြီးတွေမှာပုံများလာတာကိုတွေ့ရတယ်။အဲ့တော့ဘုန်းကြီးကတတိထားကြည့်။အင်္ဂလိပ်ကတတိထားမိတာဘာလဲဆိုတော့အခုအချိန်မှာအဲ့ဒီလိုအမေရိကန်လိုနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေဟာစိတ်မကြခင်မှာသူ့စီရောက်လာမှာ။ဒါကဘာလို့ကတက်နေတာ။တက်နေတော့သူတို့စီမှာအရင်ဖြစ်လိုက်နေပြဿနာမကြခင်ကိုစီရောက်လာတော့မှာ။သူတို့ဒီမှာအရင်ဆုံးပေါ်လိုက်တဲ့ပစ္စည်းတွေကလည်းစိတ်မကြခင်ကိုယ်စီရောက်လာတာပဲ။ဟော။ကောင်းတာတွေရောက်လာတာရှိတယ်လို့မကောင်းတာတွေလည်းရောက်လာတာပဲ။ဒါကြောင့်အရင်ကတည်းကတွေရောက်တဲ့ခါမှာဘုန်းကြီးခါသူတို့ကိုအင်းနေနေနဲ့နေတယ်၊အင်းနေနေပဲနေတယ်၊ဆင်းနေတယ်။သူတို့နိုင်ငံမှာဘယ်လိုပြဿနာတွေကြုံတွေ့နေရသလဲ။အဲ့တော့အခုတလောနိုင်ငံကစိတ်တွေတပည့်တွေနဲ့တွေ့တဲ့ကျုံတဲ့ခါမှာမိကြည့်လို့သိနေကြည့်လို့သိရတဲ့အချက်တစ်ချက်ရှိအဲ့ဒါကိုအရင်ဆုံးကလည်းနည်းနည်းတော့ပြောပြပြီးသွားပါဘူးအဲ့ဒါကိုတောက်တုပ်လည်းရေးပြီးပြီစိတ်နှလုံးမလန်းစီဖို့ဆိုတဲ့အောင်းစဉ်လေးနဲ့ဖတ်ပြီးတဲ့ဒီကြော်မင်းနဲ့ကြည့်ရချင်တယ်နာမည်လေးကတော့တော်လှတယ်နော်ဒီထက်တဲ့အကြောင်းအရာကဘာအကြောင်းအရာလဲဆိုတော့မပြောတတ်တဲ့စိတ်အကြောင်းကိုရေးထားတာပါနော်စိတ်ကြကြနေတတ်တဲ့သဘာဝအကြောင်းရေးထားတာဘာဖြစ်လို့စိတ်ကြကြရလဲအဲအဲ့ဒီသောက်ထမှာတော့တော်လေးအသေးစိတ်ရေးထားလို့တော်လေးပြည့်စုံနေလောက်ပြီးလို့ထင်ပါတယ်ဒါပေမဲ့အဲ့ဒါကိုပဲအခုသင်ပြပြန်လေးလာကြည့်တဲ့ခါကျတော့အရင်တော့ကမတွေးမိသေးတဲ့တတိမထားမိတဲ့အချက်တစ်ချက်ကိုသိမိတယ်သိထားမိအဲ့ဒီအချက်ကိုဒီနေ့ပြောပြရအောင်။ခေါင်းစဉ်ပေးလိုက်တာကလည်းညဉ့်ညံ့မှုကျဆုံးနေခြင်းလို့ခေါင်းစဉ်ပေးထားတယ်နော်။အဲ့ဒီညဉ့်ညံ့မှုကျောက်ဆုံးသွားလို့ရှိရင်တကယ်မပြောတော့ဒီစီဥစ္စာတွေဘလောက်ပဲရှိနေရှိနေယာဓုတွေဘလောက်ပဲကြီးနေကြီးနေကိုယ်စိတ်ထဲမှာညဉ့်ညံ့မှုဆိုတဲ့သဘာဝကျောက်သွားပြီဆိုရင်အဲ့ဒီလူကတကယ်ပြောရလို့မဖြစ်နိုင်ဘူး။အပြောဆုံးလူဆိုပြီးတော့တရားလေးတွေကိုဟောထားတာလည်းရှိတယ်အဲ့ဒါကိုလည်းစောင့်ကြည့်ထားတာရှိရောအပြောဆုံးလူဆိုတာကိုယ့်ရဲ့အကောင်းဆုံးစိတ်ထားအမြင့်မြတ်ဆုံးစိတ်ထားကိုယ့်ရဲ့အကောင်းဆုံးအသိဉာဏ်အမြင့်မြတ်ဆုံးအသိဉာဏ်ကိုဖြစ်ပေါ်လာအောင်ပေါ်နိုင်တဲ့သူစူးစမ်းနိုင်တဲ့သူမှသာအပြောဆုံးလူဖြစ်တယ်နော်အဲ့ဒီအခြေခံသဘောလေးလည်းတူတူပါပဲဒါကြောင့်ဘုန်းကြီးမှတ်သားမိတယ်လို့စဉ်းစားမိတယ်လို့ပြောပြခြင်းလေးတွေအကြောင်းအရာကအမှန်တန်ယူတယ်။ဒါပေမဲ့အဲ့ဒါကိုလေးလေးနဲ့နဲ့စဉ်းစားဖို့လိုတယ်။လက်တွေ့လက်ရှိတုံးမှု။များသောအားဖြင့်တော့သိပြီးသားသလိုဖြစ်နေတာများပါတယ်။လုံးဝမသိသေးတဲ့အကြောင်းအရာတစ်ခုကိုပြောပြဖို့ဆိုတာတော့တော်တော်ဖြစ်တယ်နော်။များသောအားဖြင့်တော့သိပြီးသားတွေပဲ။အဲ့တော့သိပြီးသားကိုပဲဆက်ပြီးတော့ဂရိသေးတဲ့သဘောနဲ့ပြောပြတာပါ။အဲ့တော့ဥစ္စာတတ်တဲ့လူတွေဒီပြည့်တတ်မှတော်တော်များတော့အင်္ဂလိပ်လိုလည်းပဲထည့်ပြီးပြောလိုက်ပါဦး Depression is perhaps the most widespread psychological problem of modern times Depression ဆိုတာတဲ့အခုရှင်းရှင်းနေတဲ့ခေတ်ကာလမှာစိတ်ပိုင်းဆိုင်ရာအဖြစ်အများဆုံးကြုံတွေ့နေရတဲ့ပြဿနာဖြစ်ပါတယ်psychological problem စိတ်ပိုင်းဆိုင်ရာပြဿနာဖြစ်တယ်နော်စိတ်ကြကြမပြောဘူးတချို့လူတွေကတော့ပုံမှန်နေနိုင်ထိုင်နိုင်နေတောင်းနိုင်လာနိုင်တယ်အလုပ်ကံနေတယ်အကုန်လုံးလုပ်နိုင်တယ်သူတို့ကြည့်လိုက်ရင်တော့ဘာမှပြဿနာမရှိဘူးလို့ထင်ရဒါပေမဲ့တကယ်မေးကြည့်ကြော်သလားဆိုသူတို့မပြောဘူးလုပ်နေကြတာလုပ်နေရတာလည်းလည်းလည်းပြောတယ်ရှင်တယ်ဆိုတာမရှိအကြောင်း afflicting people in both chronic low grade form
လို့ great form ဆိုတာနည်းနည်းလေးဖြစ်တယ်နေနေတာတော်ရုံသိုံလောက် depression ဖြစ်တယ်ဒါပေမဲ့ chronic ဆိုတော့အတိတ်တွေကသူအများနှံ့ဖြစ်နေတာအများနှံ့မပြောသလိုကြီးဖြစ်တခါတလေအကြောင်းတစ်ခုရှိလို့ခဏပြောလိုက်တာမျိုးရှိနေတယ်အဲ့ဒီခဏပြောတဲ့အချိန်လေးလည်းပြီးသွားရောမပြောတဲ့စိတ်ကပြန်ရောက်လာ
and more acute attacks that are completely debilitating me
အချို့ကြတော့ intermittent depression ဖြစ်တယ်အဲ့လိုအခါမှာအဲ့ဒီလိုကဘာမှမလုပ်နိုင်ဘူးမလုပ်နိုင်တော့ဘာမှလုပ်ချင်စိတ်မရှိတော့အချို့ဆိုရင်ဘယ်လောက်အချိန်ကြီးဆိုးလဲဆိုအေးအားတော့မထကြတော့အေးရမှာပဲအေးတော့ဒီလိုပြဿနာတွေကအခုအနောက်နိုင်ငံမှာတော်တော်လေးစိုးစိုးဝါးဖြစ်နေတယ်ဘယ်လောက်ထိအောင်ဖြစ်လဲဆိုရင်သူတို့အနိုင်ဆုံးအနေနဲ့ခံမှန်းကြည့်တာလူတရားမှာ20လောက်ကဒီကူတာလည်းအဆင့် depression ဖြစ်နေပါလေတဲ့ဆရာဝန်နဲ့တွေ့ပြီးတော့ကူတာနေရတဲ့အဆင့်ရောက်သွားပြီနော်ဆရာဝန်နဲ့တွေ့ပြီးတော့ကူတာတဲ့အဆင့်ကိုမရောက်ပဲနဲ့တော်သိအောင်ဖြစ်နေတဲ့သူကတော့ဘယ်လောက်ရှိလဲလို့မှန်းမှုတောင်မလဲဘူးအများကြီးရှိနေပါအဲ့တော့ဘာဖြစ်လို့ depression ဖြစ်တယ်လဲဆိုတာကိုဒီလေးနဲ့စဉ်းစားဖို့လိုတယ်နော်မေတ္တာကရုဏာခေါင်းပိုင်းနဲ့ depression ဖြစ်တယ်မဖြစ်ကြမတနာတတ်တော့လေဆိုတော့ depression ဖြစ်တယ်။ကိုချင်းစာတရားမရှိတော့ရင်လည်းပဲ depression ဖြစ်တယ်။ဟုတ်သူမေတ္တာကရုဏာဆိုတာမြင့်မြတ်တဲ့သဘောကိုချင်းစာတရားဆိုတာလည်းပဲမြင့်မြတ်တဲ့သဘောနော်။အဲ့ဒီမေတ္တာကရုဏာနဲ့ကိုချင်းစာတရားကကြည့်ရင်သီလအလိုလိုမြင်နေတယ်။ဒီဟာဒီမှာရှေ့ခံလာပဲနော်။အဲ့တော့သီလမရှိရင်ဥစ္စာဟိတပြည့်တဲ့ကြီးဆိုရင်လည်းပဲကိုကိုကိုငါဟာလူကောင်းသူကောင်းတယောက်မဟုတ်ဘူးလို့သူဟာသူကသိနေတယ်အဲ့လိုတည်နေတဲ့အတွက်ကြောင့်ကိုပဲသူ့မှာတကယ်မပြောနိုင်ဘူးခဏသူ့လောဘအလိုဆန္ဒလေးကြည့်လို့အယူအမှုပြောလိုက်ရတာမျိုးတော့ရှိနေရှိမယ်ဒါပေမဲ့သူ့ဟာသူတယောက်တည်းအေးစီနေလိုက်တဲ့ချိန်မှာပြောရတာမရှိတော့အဲ့တော့သူ့အတွက်ပြောဖို့ဆိုတာကအပြင်အပကနေသူ့စိတ်ကိုလှုပ်ဇော်ပေးမဲ့ညင်စရာတွေကြားစရာတွေစဉ်းစားလိုက်ပြီးရနိုင်မှသူပြောသူ့ကိုပြောအောင်လုပ်ပေးမဲ့လူတယောက်ယောက်သူ့အနားမှာရှိမှသူပြောသူ့ကိုပြောအောင်လုပ်ပေးမဲ့လူလည်းမရှိဘူးပြောစရာမြင်ဖို့လည်းဘာမှမြင်စရာမရှိဘူးပြောစရာကြားစရာလည်းပဲနားထောင်စရာမရှိဘူးတယောက်တည်းပဲခဏအေးစီးနေရပြီဆိုရင်ကိုပဲသူမပြောတော့အဲ့လိုဆိုရင်ကိုပဲပြောလို့ရတယ်ဒီလူက depression ဖြစ်နေတယ်အဲ့တော့တယောက်ချင်းနေရင်းနဲ့ကိုအလကားနေရင်ပျော်နေမှပိုကောင်းတာအဲ့ဒါမှတကယ်ပြောတာပဲကလေးလေးတွေတတိထားကြည့်ကလေးလေးတွေကသူတို့အထူးလုပ်ပေးနေကြမလို့သူတို့အလကားနေပြောနေတာဒီကြည့်တွေကတကြည်တွေအတက်ကြီးလာလေလေပြောရတာခက်လေလေဖြစ်လာသို့တော့ငယ်လေးတွေကတရားအတိဓာတ်ခံရှိပြီးတော့တက်နေတော့တရားကိုလည်းသူကအထုပ်တော့နေသွားမယ်ဆိုရင်အတက်ကြီးလာရင်လည်းပဲသိချင်းချင်းတော့ပြောကြည့်နေလို့ရပါတယ်ဟောဘုန်းကြီးဆိုရင်တော့အတို့လူတွေဘယ်လိုမြင်မလဲဆိုတော့ဟောဘုန်းကြီးဆိုတာမပြောတတ်တော့ဘူးလို့အဲ့လိုဖြစ်မှာနော်ဒီဒီငယ်ငယ်ကြီးအေးအေးနေပါပဲသူကတရားပဲအရင်ကြည့်ပြောနေတာမလို့သူကတခြားဘာစိတ်မှရှိမှမဟုတ်ဘူးလို့ဖြစ်မှာနော်အဲ့လိုမဟုတ်ဘူးသူကမျက်တံလေးတွေကြားရနေတဲ့သိကြော်တာမနေ့စောစောလမ်းလျှောက်သွားရင် botanical garden ကိုလမ်းလျှောက်သွားတယ်ဒီလိုမျိုးတွေကြည့်ပြီးတော့သိကြော်တာဒီကနေ့မှငါးလေးတွေလက်ကလေးတွေနေရလဲပြောတာပဲပန်းပွင့်လေးတွေပွင့်နေတာနေရလဲပြောတာပဲအဲ့ဒီလမ်းလျှောက်နေရတာကိုယ်ကပြောနေတာအဲ့တော့ရိုးရိုးလေးနဲ့အမြဲတမ်းလိုပြောနေပါတယ်ဘုန်းကြီးအဲ့လိုရိုးရိုးလေးနဲ့အမြဲတမ်းပြောဖြစ်ဖြစ်နေတတ်ဖို့ကိုလိလာဖို့လိချင်းဖို့ရိုးတယ်နော်အဲ့လိုမပြောတတ်လို့ရှိရင်အဲ့ကြီးလေးလေးနှင်းစရာကောင်းလေးလေး depression ဖြစ်လေလေအဲကြောင့် if we want to heal depression instead of just suppressing it we need to approach it not just as an afflictionဒါကြောင့်ဒီစိတ်ကြက်ကြရလေဆိုတာမျိုးမပြောမချင်းဖြစ်တယ်ဆိုတာမျိုးကိုတကယ်ကြောက်ချင်တယ်ဆိုရင်သူ့ကိုခဏတက်တောင်လောက်တဲ့နီးနဲ့မသုံးပါနဲ့ spread ဆိုတာသူ့ကိုဖိထားလိုက်တာသူ့ကိုမင်းနေအောင်လုပ်ထားလိုက်တာအဲ့တော့မင်းနေအောင်လုပ်တဲ့နီးတွေအများကြီးရှိပါတယ်ခုနလိုပေါ့ television ကြည့်နေမယ် video ကြည့်နေမယ်ဆိုရင်စိတ်ကအဲ့ဒီထဲရောက်အောင်နေပြောတယ်လို့ဖြစ်နေသူ့မို့ရင်ကိုကြိုက်တဲ့တခြင်းလေးတွေနားထောင်နေမယ်ဆိုရင်လည်းပဲစိတ်ကပြောတယ်လို့ဖြစ်နေသူ့မို့ရင်လည်းကိုယ်ကိုပြောအောင်ရှင်းအောင်ပြောပြမယ်သူကြီးစရာမောစရာပြောပြမယ်သူတွေကိုယ်နားမှာရှိနေရင်ပြောနေတယ်အဲ့ဒါကခဏသူ့ ဖုံးလိုက်တဲ့သဘောပဲရှိတကယ်ပျောက်သွားတာမဟုတ်ဘူးသို့မဟုတ်ရင်တချို့ဖေးတော့စိတ်ကိုပျော်အောင်လုပ်တဲ့ဆေးတွေရှိတယ်နော်ခုကိုရိုနာမကြီးရဲ့ဆေးတမျိုးရှိတယ် depression ဖြစ်တဲ့လူတွေတောက်တာဒီနာမည်ပါတဲ့လို့ကြားမှုမှာပါကြောင်ရည်ကြောင်များတယ်အဲ့ဒီကြောင်ရဘုန်းကြီးကြီးတော်ရောက်လာပြီးတယ် Prozac ဆိုတဲ့ကြားမှုမှာရှင်နော်ကဘာမှာအယောင်းရဆုံးသိချင်းသူဇက်သူအဲ့ဒီစိတ်ကကြရတဲ့သူကအဲ့ဒီစိတ်တော့လိုက်ရင်သူနည်းနည်းပျော်သွားစိတ်ကကြတာပြောက်သွားအဲ့တော့စိတ်တော့လိုက်တာကအမှန်တော့ယောဂါကိုပြောက်အောင်လုပ်ရတာမဟုတ်ယောဂါရဲ့လက္ခဏာကိုခဏလေးသက်သာအောင်လုပ်ပေးတာပဲဘယ်လိုနည်းနဲ့မှပြောက်မလဲဆိုတော့သူစိတ်ထားတကယ်ပြောင်းသွားမှသူအသိဉာဏ်တကယ်ပြောင်းသွားမှသူ့ကိုယ်သူမြင်ဖို့လောကကိုမြင်ဖို့လူတွေကိုမြင်ဖို့ကြောင်းတော့မှာဒီချက်ပြည့်စုံအောင်ပြောရမယ်ဆိုရင်လောကဓာတ်တရားတွေကိုမှန်မှန်ကန်ကန်သဘာဝကျကျမြင်နိုင်မှအဲ့ဒီမြင်နိုင်တဲ့အတိဉာဏ်ကိုရမှဒီစိတ်ချမ်းသာတော့လောကဓာတ်တရား၈ပါးရှိတယ်နော်အကောင်းက၄ပါးရှိတယ်အဆိုးက၄ပါးရှိအကောင်းတွေကြုံတွေ့နေရတဲ့ခါမှာကျော်နေကြမှာပဲဘာမှမထူးဆန်းပါဘူးဒါလည်းပဲကျော်ရပါအစိုးရနဲ့ကြုံရတဲ့ခါမှကြတော့ကြော်ဖို့တော်မလွယ်တော့ဘူး။သိင်းနေတာလည်းသိကြကြလာတယ်။တခါလေကိုယ့်ကိုယ်ကိုအပြစ်တင်တယ်။ငါလည်းညံ့လို့ပေါ့။ဥပမာမအောင်မြင်မှုတွေနဲ့ကြုံရတဲ့ခါမှငါညံ့လို့ငါအလို့ငါမအောင်မြင်တာပဲဆိုတော့ကိုယ့်ကိုယ်ကိုအထင်သေးတဲ့စိတ်ဖြစ်တယ်။တခါပြင်ကြတော့ကိုယ့်ကိုယ်ကိုတော့အပြစ်မတင်ဘူး။သူများကိုအပြစ်တင်တယ်။မမိပါတွေကကိုယ်ကငါ့ကိုကြောက်ကောက်ငောင်းမှမထားကြတော့။ဘုမုံလည်းပဲတခြားတစ်ခုခုပေါ့နော်။အပြစ်တင်လို့ရတဲ့လူတွေကိုရှားချံပြီးတော့အပြစ်တင်တတ်တယ်။အဲ့လိုအပြစ်ကျင်နေတဲ့ကနာပြောက်မှာမဟုတ်ဘူးအဲ့တော့အဆုံးနဲ့ကြုံတွေ့ရတဲ့ခါမှာတရားသဘောနဲ့တရားအဉာဏ်နဲ့သူ့ကိုရှုမြင်နေသုံးသပ်နိုင်ကြတော့ဒီအဆိုးကြောင့်ကိုပဲပို့ပြီးတော့သိတဲ့ရင်းချက်တဲ့သူပို့ပြီးတော့အဉာဏ်ကြီးတဲ့သူပို့ပြီးတော့သဘောထားကြီးတဲ့သူပို့ပြီးတော့ခံနိုင်ရင်ရှိတဲ့သူဖြစ်လာမှသာတကယ်စိတ်ချမ်းသာတာနေနိုင်သူဖြစ်တယ်အဲ့ဒီသဘောကိုဘုန်းကြီးကသဘောပေါက်သိခြင်းလို့ပြောခြင်းပါအခုခေတ်ကဘာမှမကြည်ကြရတဲ့ခေတ်ဘာမှမရည်ရတဲ့ခေတ်အရင်တော့ဒီစင်ကာပူနိုင်ငံကတော်တော်ကိုကြည်ကြရတဲ့နိုင်ငံလို့ပြောလို့ရတယ်နော်အခုဒီနိုင်ငံတော်တိတ်မတည်ကြတော့ဘူးမတည်ကြဘူးမရည်ရမှုကတကမ္ဘာလုံးလိုဖြစ်နေပြီနော်ဘယ်နေရာမှာတော်နေရရင်တကယ်လုံခြုံမှုအေးချမ်းမှုစိတ်ချရမှုရှိမလဲနေဘယ်လိုဖြစ်မလဲဒကာကြီးကခေါင်းခါနေတယ်ကြာလို့မတွေ့ဘူးတယ်နော်ဘယ်တော့တကယ်လုံခြုံတဲ့နေရာတကယ်စိတ်အေးချမ်းသာနေလို့ရမယ့်နေရာတကယ်စိတ်ချလိုက်ချနေလို့ရမယ့်နေရာတစ်သက်လုံးတကယ်ပျော်ပြီလို့ပြောလို့ရမယ့်နေရာမရှိပါဘူးနော်ဒါကြောင့်အခုလိုဖြစ်မှာအင်မတန်ရင့်ကျက်တဲ့တရားနဲ့ပတ်သက်တဲ့အသိဉာဏ်စိတ်ထားရအောင်လုပ်ဖို့ပိုအရေးကြီးပါတယ်ဒီတော့ကညာတော့အဖြစ်ကိုရရွာကိုမွေးရဇာတိမှာပဲတစ်သက်လုံးနေပြီးတော့ဒီဒီပြောင်းအဲ့လိုပဲနေတော့ကြတယ်ဒီမြားပါတယ်အခုခေတ်ကတဏှာပြီးတဏှာအများတိုင်းရှိနေရတယ်အဲ့တော့ရှိခေတ်ကကို့မှာအခက်အခဲတစ်ခုခုကြုံလာပြီးဆိုရင်မိဘရှိတယ်သူမျိုးတိုင်းဝိုင်းရှိတယ်ညီကောင်မောင်မရှိတယ်တငယ်ချင်းတွေရှိတယ်ပြောလို့ရတယ်ဆိုလို့ရတယ်တိုင်နေလို့ရတယ်အကူကြီးအခက်လျောက်တော့ရနိုင်တယ်ဒါရင်နိုင်ကိစ္စဆိုလည်းပဲအများကြီးဝိုင်းအောင်နေရတယ်အခုဒီမှာတော့ဘုန်းကြီးတတိထားမိတယ်တကယ်နိုင်ကိစ္စလို့ဒုက္ခနဲ့ကြုံတဲ့ခါမှာကိုယ်ကြည့်ရောဒီပြင်းနေမဲ့လူကတော်တော်နေတယ်။ဒါဘသူမှအပြစ်ပြင်တာမဟုတ်ဘူးနော်။ဘာဖြစ်လို့လဲဆိုတော့ဘသူမှမအားကြဘူး။အားလုံးကသူ့အလုပ်နဲ့သူအင်မတန်အလုပ်များကြပါတယ်။ကို့အတွက်အချိန်တနာရီနှစ်နာရီပေးဖို့ဆိုတာတော်တော်ခက်ခဲပါတယ်။အဲ့လိုကို့အတွက်တနာရီနှစ်နာရီအချိန်ပေးနိုင်တဲ့သူရှိတဲ့ဆိုရင်ကိုပဲအဲ့ဒီလူကိုတော်တော်ကျေးဇူးတင်ဖို့ကောင်းဘူး။အင်မတန်မေတ္တာကရုဏာကြီးလို့သာငါ့ကိုအချိန်တနာရီနှစ်နာရီလာပေးတာလို့ပြောလို့ရတယ်။ဒီအနေနဲ့ပြီးနိုင်မှုဆိုတာတော်တော်ခဲရင်းပါအဲ့တော့ဒုက္ခကြုံလာပြီးဆိုရင်မြတ်တော်ဖြင့်တယောက်တည်းခံနေရတာအဲ့လိုဆိုတော့ပို့ပြီးတော့အားမငယ်ဘူးလားပို့ပြီးအားငယ်နော်အဲ့ဒါလို့ခင့်မိတဲ့လာတဲ့ခင့်မှာစင်မျိုးတွေကြားထဲမှာနေရတဲ့လူကအန္တရာယ်စင်မျိုးတွေနဲ့ဝေးတဲ့နေရာမှာတွေ့နေရတယ်ကိုတန်းပြင်မှာကိုနေရတဲ့လူလဲကိုမွေးရဇာတိမှာမနေရတော့ဘူးနဲ့ကျားအစဉ်ပြည့်တဲ့နေရာလေးဖြူပြောင်းပြတော့နေရတယ်။နိုင်ငံခြားမှာတောင်းနေရတဲ့လူဆိုရင်တော့ပို့ပြီးတော့ဝေးသွားပြီးစင်းနေပြီ ပြီးတော့လေတချို့လူတွေကကိုယ်မှာတခုခုအခက်အခဲရှိလာပြီဆိုရင်အကူကြီးကြောင်းရမှာပြောရမှာဆိုရမှာစိတ်ဝင်လေးတယ်စိတ်အာဏာတတ်မပြောကြည့်ပြောရင်လည်းပဲကိုယ်ပြောညံ့နေလို့ထင်မယ်လို့လည်းထင်တတ်အကူကြီးကြောင်းလုံးရင်လည်းပဲကိုယ်ညှိမ့်ွေတော့မှလည်းသိတယ်အဲ့တော့ဒုက္ခကြုံလာပြီဆိုရင်ဘယ်သူမှမပြောဘူးစိတ်ပြီးတော့ခံနေတတ်အဲ့လိုလူကလည်း depression ဖြစ်တာစိတ်ခံနေတယ်မျိုးတိတ်ထားတာတော့ကိုယ်မှာတခုခုခံစားရတဲ့အခါမှာစိတ်ကြက်ရှိတဲ့အချိန်ပုံပုံလင်းလင်းပြောလို့ရတဲ့လူရှိနေနည်းနည်းခံတာကိုယ့်ရဲ့အထူးကြံဖြစ်နေတဲ့ခံစားမှုကနည်းနည်းတက်တာသွားတာဒါပေမဲ့ဒီလောက်နဲ့တော့မရသေးဘူးနော်တကယ်ရင့်ကျက်တဲ့တရားအသိဉာဏ်ရှိမှအကောင်းဆုံးတက်တာမှုကိုရတယ်နော်အကြောင်းတရားအကောင်းဆုံးဆေးတယ်အဲ့တော့စိတ်ညစ်တယ်စိတ်ကကြရတယ်ဆိုရင်ခဏတက်တအောင်လုပ်တဲ့နည်းနဲ့ရည်ရှည်လုပ်လာတဲ့လူပါရည်ရှည်မှခိုင်မာတဲ့ရင့်ကျက်တဲ့အဉာဏ်ကိုပြည့်စုံဖို့တိုးထောင်ဖို့အချိန်မပေးတဲ့အတွက်ကြောင့်နောက်ဆုံးခဏတက်တအောင်လုပ်လို့ရတဲ့နည်းနဲ့လုပ်ပေမဲ့လည်းပဲမတက်တာတော့တဲ့အချိန်ကျရင်ဘာမှလုပ်လို့မရတော့ဘူး။ဒါကြောင့်နည်းနည်းလေးဖြည်းဖြည်းစိတ်ထမှာစိတ်ညစ်တယ်စိတ်လက်ကြရတယ်ဆိုတော့ခံစားမှုမျိုးဖြစ်လာပြီဆိုရင်ငါဟာရင့်ကျက်တဲ့စိတ်ထားရင့်ကျက်တဲ့အသိဉာဏ်ရင့်ကျက်တဲ့စိတ်ထားရင့်ကျက်တဲ့အသိဉာဏ်ကိုရဖို့ရလုပ်ဖို့အချင်းတန်ပြီလို့ကိုယ့်ကိုယ်ကိုသတိပေးဖို့လိုတယ်နော်အဲ့ဒါကသုံးသောက်လုပ်နိုင်လေကောင်းလေဘုန်းကြီးတို့လည်းပဲလူတွေကလူမို့လို့လောကဓာတ်တရားတွေအများကြီးခံခဲ့ရပါတယ်ဘုန်းကြီးဆိုရင်15နှစ်လောက်အရွယ်တည်းကဘုန်းကြီးအသေးလေးသုံးတော့မိသားစုရဲ့စူပွားရေးလုပ်ငန်းတွေလည်းအကုန်လုံးပြတ်သွားတယ်။သောင်းဝင်းကြီးအခက်အခဲအပြတ်တွေအများကြီးကျွန်ရတယ်။ဒီကြားတွေကပဲတစ်ဖက်ကအကြောင်းတက်ရတယ်။အလုပ်လည်းလုပ်ရတယ်။နားရတဲ့အချိန်ဆိုတာမရှိဘူး။အားတဲ့အချိန်ဆိုတာမရှိဘူး။မိဘညာရောအချိန်ကြီးကျောင်းတက်လဲအလုပ်လုပ်လိုက်နေကြရတယ်။အင်းလို့အောင်ဖေးရတဲ့နေ့အလုံးအလုံးရှားတယ်။အဲ့ဒါကငယ်ငယ်လေးကအကျင့်ပါလာတော့ဘယ်လိုဖြစ်လာလဲဆိုတော့အခုချိန်ဒီအေယောအောင်အေးရတဲ့နေရာမရှိသလောက်ပဲဒီပြိတ္တထဲမှာရောအေးရောအောင်မအေးရတဲ့လူဘယ်လောက်များလဲအများကြီးရှိနော်အဲ့တော့သုတေသနာအမျိုးမျိုးလောက်ထားတဲ့ဓာရီဘုန်းကြီးဖတ်ကြည့်တော့အခုခေတ်လူတွေမှာတဲ့အဲ့ချိန်20ရာခိုင်နှုန်းလောက်ညော့နေတယ်အဲ့ချိန်7နိုင်ကြည့်အောင်အေးရတဲ့လူဟာအန္တနဲတယ်တချို့9နိုင်လောက်ပဲအေးရတယ်တချို့6နိုင်လောက်ပဲအေးရစိတ်ချင်ကြနေတယ်အဲ့ဒါကြောင့်ကိုပဲအုံနောက်ကနည်းနည်းတော့ပြင်းမှန်းနွတ်နေတော့အဲ့ဒီလိုစိတ်ပြင်းမှန်းမှုကိုပြင်းမှန်းမှုတွေကိုဘုန်းကြီးတို့လည်းငယ်ငယ်တည်းကအများကြီးကြုံခဲ့ရတယ်ဒါပေမဲ့ဘုန်းကြီးတခုကိုယ့်ကိုယ်ကိုကံကောင်းတယ်လို့ကြာနေနေကံကောင်းတယ်လို့ခံစားရတာပါလေဆိုတော့အဲ့ဒီ15နှစ်လောက်ရွယ်ကလေးကဘုန်းကြီးတရားဟောတာပါခဲ့အဲ့ဒီရွယ်ကလေးကဒီနေ့ကို10မိနစ်15မိနစ်တရားထိုင်ခဲ့တရားထူတော့မရခဲ့ပါဘူး။ဒါပေမဲ့အဲ့ဒီတနေ့ကို10မိနစ်15မိနစ်တရားထိုင်တာနဲ့ကိုပဲတခါတလေစိတ်အေးချမ်းမှုတွေရပြီးတော့တော်တော်ခံတာတာတွေ့ရတယ်။တခါတလေတရားထိုင်တာတော့မဟုတ်ဘူး။လူရှင်းတဲ့နေရာတိတ်တဲ့နေရာအဲ့လိုဘုန်းကြီးတို့မြို့မှာတောင်လေးရှိအောင်တောင်ကုန်းရှိမြို့ရှိအဲ့တောင်ကုန်းပေါ်တက်သွားပြီးတော့ဘုရားကြီးကြောင်းကံတွေရှိတဲ့နေရာအေးချမ်းတဲ့နေရာမှာကြောင်းကျဲသွားထိုင်။အဲ့စိတ်နေရာလေးကိုသူကအရသာခံဒီသိနေတာလေးကိုခံစားတတ်ဖို့လည်းလိုတယ်။ပုံစံကလည်းသိသိသွားပြီးတော့အဲ့လိုတိတ်တိတ်နေမှာတရားခဏလေးထိုင်နေတဲ့ကောင်မှသိကလည်းနည်းနည်းလေးငြိမ်းလာတယ်။အဲ့တော့ဒီပုံစံကလည်းပဲသိသိနေတယ်။သိတဲ့မှာလည်းပဲသိသိလာတယ်။အေးချမ်းလာတယ်။အဲ့ဒီနှစ်ခုပေါင်းပြီးတဲ့ကောင်မှသိကတော်တော်ကိုကြည်လင်လန်းသန်းလာတယ်။သိတဲ့မှာအားရအများကြီးတက်လာတယ်။ဒါကြောင့်နည်းနည်းလေးသိကြကြတာနဲ့အဲ့ဒါကိုများများအဲ့ဒီလိုတရားနည်းနဲ့ရှိဖို့ကျူစားပါခဏတက်တအောင်လုပ်တဲ့နည်းတွေကိုသိအားမကူပါနဲ့ဗီဒီယိုတွေတယ်လီဗီရှင်းတွေနဲ့သိတက်တအောင်လုပ်တဲ့နည်းကမကောင်းပါဘူး You need to approach it not just as an affliction but as an opportunity to free ourselves from certain obstacles thatprevent us from living more fully opportunity ဆိုတာကအခွင့်အရေးကိုပြောတာနော်
ိတ်သက်ကြလာပြီဆိုရင်တဲ့ငါတော့ယောဂါကြီးတခုဖြစ်နေပြီလို့အဲ့ဒါလို့မတွေးပါနဲ့တဲ့ affliction ဆိုတာယောဂါကိုတွေ့တာနော်အဲ့တော့ယောဂါတခုဖြစ်နေပြီဆိုတော့စိတ်မြင့်ပါနဲ့တဲ့အခွင့်အရေးကြီးတခုရလာပြီလို့သဘောထားပါတဲ့အဲ့လိုမျိုးတွေးမိလားစိတ်မြင့်လာရင်အခွင့်အရေးတခုရပြီလို့တွေးမိလားမတွေးမိဘူးနော်အဲ့တော့အဲ့လိုအခွင့်အရေးတစ်ခုရပြီလို့သဘောထားပါတဲ့အဲ့ဒါကအရေးကြီးတဲ့ချက်ဘယ်လိုသဘောထားမလဲဆိုတော့ငါရဲ့စိတ်ညစ်သဘောထားနဲ့အသိဉာဏ်တွေးခေါ်ကြည့်ဖို့မြင်ဖို့အခွင့်အရေးရောက်လာပြီမမြင်မဖြစ်တော့ဘူးလို့သတိပေးနေပြီငါဘဝအခြေအနေနဲ့ငါစိတ်ကငါ့ကိုသတိပေးနေပြီစိတ်ထားနဲ့အသိဉာဏ်ကိုမြင်လိုက်ပါတော့ငါကိုစိတ်ထားငါကိုအသိဉာဏ်နဲ့ငါကိုနေပုံထိုင်ပုံမျိုးတိုင်းဆက်နေသွားလို့မရတော့ဘူးဆိုတော့နားနေလိုက်တော့နားနေလိုက်ပြီးတော့ကို့ဘဝကိုပို့ပြီးတော့ပြည်ပြည်ဘဝနေနိုင်ဖို့အတွက်ကြိုးစားပါအဲ့လိုပြည်ပြည်ဘဝနေနိုင်ဖို့အတွက်ဘာတွေကအတားအဆီးဖြစ်နေတယ်လဲဆိုတော့လည်းပဲမြင်အောင်ကြည့်ပြီးတော့အဲ့ဒီအတားအဆီးတွေကိုဖယ်လိုက်ပါ Obstacle ဆိုတာအတားအဆီးကိုပြောတာနော် That prevents usfrom living more fully ဘဝကိုပို့ပြီးတော့အတိတ်ပဲရှိရှိစိတ်ဒီဘဝနေနိုင်ဖို့အတွက်စားစီးနေတဲ့အရာတွေကိုမြင်အောင်ကြည့်ပြီးဖယ်နိုင်တဲ့အခွင့်အရေးကိုယူပါဆိုတော့တမန်အဖြစ်တော့လူတော်တော်များဟာဘာကိုမျှဝေချက်ထားတယ်လဲဆိုတော့ဘွယ်ကြီးကြီးရအောင်ယူအလုပ်ကြီးကြီးလုပ်အဆက်မများရအောင်ကြာစီစီကောင်းနေများများသောအဲ့လိုဆိုရင်ကြော်ပြီးလို့ဒီအဲ့တော့ဘွယ်ကြီးကြီးရတဲ့တွေလည်းပဲအများကြီးရှိပါလေနော်သက်ဆံများများရတဲ့တွေလည်းပဲအများကြီးရှိနေပစ္စည်းကောင်းတွေလည်းပဲအဖို့တံပစ္စည်းအများကြီးဝယ်နိုင်တဲ့လူသုံးနေတဲ့တွေလည်းပဲအများကြီးရှိတယ်နော်ဒါပေမဲ့ဒီကတရားဓမ္မတွေဘုရားမသေးကြပါဘူးသက်ဆံချမ်းသာပြီးတော့အင်မတန်ကြော်ကြားတဲ့လူတွေကစိတ်အစင်းရဲဆုံးလူဖြစ်နေတယ်ဆိုတာကြီးကြောက်မှာပါဥပမာဆိုတော့လူများကြည့်တဲ့ဘုန်းကြီးလက်ကြည့်တဲ့လူကြောက်ဥပမာပြောရမယ်ဆိုရင် Elvis Presley ကြားဘူးတယ်နော်အင်မတန်လူချင်းလူချင်းများပြီးတော့အင်မတန်ကြော်ကြအလွန်ချမ်းသာတယ်လို့နော်သူကအကြီးကျယ်လုံးလေးနဲ့ဆိုတော့အကြီးကျယ်ဖြစ်တဲ့ဘဝကိုခံစားရပြီးတော့စိတ်ကအကြီးကျယ်ကြာပြီးတော့နောက်ဆုံးအဲ့ဒီဆင်းရဲတွေတောက်တာလုံပြီးတော့ပြေသွားတာသူမှပေါ်မရှိဘူးသူမပြောဘူးအဲ့ဒီလိုလူတွေအများကြီးနော်နောက်တစ်ခုဖုန်းကြီးကြားဘူးလားပြောပြအောင်မယ်အမေရိကန်မှာအင်တာနာမည်ကြီးတဲ့ဒီဝိုင်းတစ်ခုရှိတယ်ဒီဝိုင်းရဲ့နာမည်ကတော်တော်ထူးဆန်းတယ်နိဗ္ဗာန်တဲ့ကြားဘူးလားတချို့တော့ကြားဘူးလားဒီနိဗ္ဗာန်ဆိုတဲ့ဒီဝိုင်းအဲ့ဒီဒီဝိုင်းမှာသူ့ကိုယ်တိုင်တခင်းကြီးပြောတခင်းဆိုတဲ့လူတယောက်ရှိတယ်သူ့နာမည်တော့ဘုန်းကြီးမိသွားတယ်အဲ့လူကသူ့ကိုယ်သူသတ်တယ်လိုက်သူနေတာကဒီအကျော်မှာအမေရိကန်ပြည်အနောက်မြောက်ပိုင်းကအမျိုးသမီးပိုင်းနေတာနော်သူ့အပါပလန်ထဲမှာသူ့ကိုယ်သူသတ်တယ်လိုက်ဘာဖြစ်လို့လဲဆိုတော့သူ့ depression ကိုလုံးဝမခံနိုင်တော့ဘူးသူအထူးကြံဖြစ်နေတယ်လုံးကြီးဖြစ်နေတာကိုသူလုံးဝမခံနိုင်တော့ဘူးအဲ့ဒါတခုနော်နောက်တစ်ခုကလည်းဘုန်းကြီးတပည့်လေးယောက်ကလာပြောပြသိမကြသေးဘူးဒီလနှစ်လောက်ပဲငါတော့ပဲရှိသေးတယ်ဟောင်ကောင်မှာအင်မတန်နာမည်ကြီးလို့ရှိမင်းသားပြောက်ကဟိုတယ်ကနေခုံချပြီးတော့ထိလိုက်တယ်ကြားတယ်နော်ခေါင်းရိုက်တဲ့လူတော်တော်များတယ်အင်မတန်ကြော်ကြအင်မတန်နာမည်ကြီးနော်အလုံးအောင်မြင်ပြီးချမ်းသာနေတဲ့လူတယောက်မဖြစ်လို့သူ့ကိုသူသက်တယ်လေသက်ဆန့်ချမ်းသာတယ်ကြော်ကြတယ်သူ့ကိုဖြစ်တဲ့လူရှင်တဲ့လူတွေအင်မတန်များတယ်ဒီဘာဖြစ်လို့တည်လဲဆိုတော့ depression ကိုမခံနိုင်တော့ဘူးအဲ့တော့သက်ဆံချမ်းသာယုံနဲ့ကြော်ကြားယုံနဲ့ကိုယ့်ကိုချစ်ရခင်တဲ့တွေများနေယုံနဲ့လည်းပဲစိတ်ချမ်းသာမယ်လို့မထင်နဲ့နေရာသေးဘူးကိုယ့်ရင်ထဲမှာမြင့်မြတ်တဲ့စိတ်ထားမြင့်မြတ်တဲ့အသိဉာဏ်ရင့်ကျက်တဲ့စိတ်ထားရင့်ကျက်တဲ့အသိဉာဏ်ရှိဖို့လိုသေးတယ်စိတ်ချမ်းသာမှုအစစ်ကိုအပြင်ကနေမရနိုင်ဘူးကိုယ်ကိုချစ်တဲ့သူကတော့ကိုယ်ကိုတကယ်မပေးနိုင်ဘူး။ပစ္စည်းဆိုတာတော့ဝေရောပေါ့နော်။ကိုယ်ကိုချစ်တဲ့သူကတော့ကိုယ်ကိုစိတ်ချမ်းသာမှုအပြည့်အဝတကယ်မပေးနိုင်ဘူး။ညော်တော့ညော်လင်းရတာပဲနော်။သူနဲ့ငါနဲ့တိတ်ဖြစ်တာ
တော့သူတို့ကလည်းသိချစ်တော့ငါတို့မျိုးအင်္ဂံပြပြနေလာတဲ့အားလို့ရှိရင်ကိုပုံမြင်တဲ့ကတူ they live happily ever after သူတို့ပျော်ရွှင်စွာတစ်သက်လုံးနေကြလေတည်းဒီစကားဆုံးသွားရောအခုဒီထက်မှအင်္ဂံပြပြီးတော့နှစ်ပေါင်း30ကျော်အောင်နေလာတဲ့လူတွေအများကြီးရှိမှာပါနော် they live happily ever after ဖြစ်တဲ့တရားလောက်နှစ်ယောက်လောက်လည်းမျိုးလေးထောင်သားမှာမရှိပါဘူးနော်ပြောတဲ့ခါပြောတယ်သိတဲ့ခါသိတယ်အဲတခြားကဘယ်လိုပြောလဲသိလားခဏခဏပြောတယ်အင်တော်ပြူတာမှားတာလေအင်တော်ပြူရမိတာမှားတာလေအမနာပါမနာနော်ကြောင်ကြောင်ကြီးပြောတာအဲ့တော့ပြီးတော့ကြောင်ကြောင်ကြီးပြောဖို့တော့မကောင်းဘူးထင်ပါတယ်နော်အဲ့တော့ကိုယ့်ကိုစိတ်ချမ်းသာမှုဘယ်သူမှသိနိုင်မှာမဟုတ်ဘူးဆိုတာကိုလက်ခံလိုက်ပါကိုယ့်ကိုညာမနေပါနဲ့ညာနေလို့ရှိရင်ညှော်လင့်နေဦးမယ်နော်ညှော်လင့်နေလို့ရှိရင်ဘာဖြစ်မလဲဆိုတော့ကိုယ်စိတ်ကိုယ်ကိုချမ်းသာကြအောင်ဂရိပဌာန်တရားဝိပဿနာတရားတွေအားထုတ်တော့စိတ်ဆုံးပန်တဲ့စိတ်ကိုထားကြအောင်စူးစမ်းမှာမဟုတ်ဘူးဘာလို့ဆိုတော့ကျော်ရှင်မှုကငါ့ကိုသူများကပေးမှာပဲသူညှော်လင့်နေဦးမယ်အလောက်ကံကြီးကြီးယာကြီးကြီးရှိရင်စိတ်ချမ်းသာမယ်လို့ချင်းတယ်နော်အခုစင်ကာပူမှာအလောက်ကံကြီးကြီးယာကြီးကြီးကြီးတော်များများရက်သွားတယ်နော်ကုမ္ပဏီတချို့ပိတ်သွားပြီအဲ့တော့ဒါလည်းပဲစိတ်မချရပါဘူးနော်အဲ့တော့အများကြီးစုဆောင်ထားတာရှိရင်မပူရတော့ဘူးလို့ထင်ကြတာပဲနော်စားဖို့တော့မပူရတော့ဘူးဆိုတာဖြစ်နိုင်ပါတယ်ဒါပေမဲ့လူဆိုတာစားနေရုံနဲ့သိချမ်းသာမှာမဟုတ်ဘူးနော်ကိုယ့်အီချင်းကိုသုံးနေရမှသိချမ်းသာတယ်အခုခုကိုလုံနေရမှတန်ဖိုးရှိတဲ့အလုပ်တစ်ခုခုကိုလုံနေရမှစိတ်ချမ်းသာအထူးသဖြင့်အသက်ကြီးလာတဲ့အခါမှာကိုယ်အတွက်တင်မကဘူးကိုယ်မိသားစုအတွက်တင်မကဘူးကိုယ်ပတ်ဝန်းကျင်အတွက်ပါတောင်းတဲ့အလုပ်တွေကိုလုပ်ပေးနေရမှစိတ်ကိုချမ်းသာတယ်ဒါကြောင့်အမှန်တရားကိုတတ်သိရှိရှိလက်ခံလိုက်ပါအဲ့ဒီအမှန်တရားကိုလက်မခံသေးဘဲနဲ့ခဏပျော်ရွှင်မှုပေးနိုင်တဲ့အရာတွေနောက်ကိုအယူမူလိုက်နေလို့ရှိရင်အခုလည်းမကြမကြစိတ်ကြကြတဲ့ယောဂါလိုပဲခေါ်ပါတော့နော်ဖြစ်တယ်အခုငယ်တုန်းမှာတော့ဖြစ်လိုက်ပြောက်လိုက်ဖြစ်လိုက်ပြောက်လိုက်နဲ့နေတော့မှာပဲနော်ဒါမှမဟုတ်အချိန်ကြရင်တော့မပြောက်တော့တဲ့အချိန်ကိုရောက်သွားမှာမပြောတော့ဘူးအဲ့ဒါကိုအခုအနောက်နိုင်ငံမှာသုတေသနတွေအများကြီးလုပ်ပါတယ်နော်အရင်တုန်းကတော့အနောက်နိုင်ငံကတရားဝင်ကြီးတွေစိုက်ကိုသဲရပစ်တွေကဘယ်လိုယူဆလဲဆိုတော့လူတယောက်စိတ်ဓာတ်ကြရတဲ့ယောဂါဖြစ်လာရင်ဆရာဝန်ကိုပြလိုက်လို့ရှိတယ်။ဆရာဝန်ကတောက်ဆီးတွေပါတွေပေးလိုက်ရင်အဲယောဂါပျောက်သွားမယ်လို့ဆရာဝန်တွေကိုယ်တိုင်ကယူတယ်။ပြီးတော့လဲစိုက်ကိုသဲရပစ်တွေနော်စိတ်ယောဂါကုဆရာဝန်တွေကလည်းဘယ်လိုယုံကြည်လဲဆိုတော့အဲ့ဒီစိတ်ဓာတ်ကြရနေတဲ့လူကိုသူတို့ကစိုက်ကိုသဲရပီနီးနဲ့စိတ်ကိုပြင်ပေးနိုင်လို့ရှိတယ်။အဲ့ဒီလူကစိတ်ဓာတ်ကြရတဲ့ယောဂါပျောက်သွားမယ်လို့သူတို့ယုံကြည်ကြတယ်နော်။အခုသူတို့ကိုယ်တိုင်ဝန်ခံလာပြီ။မရပါဘူး။စီးရင်နဲ့လည်းမရနိုင်ဘူး။ psychotherapy နဲ့လည်းမရနိုင်ပါဘူး။ခဏပဲတက်တာလည်းတကယ်မပြတ်ပါဘူး။အဲ့ဒီလိုသုတေသနတွေလုပ်နေတဲ့ပညာရှင်တချို့နဲ့ဘုန်းကြီးသိပါတယ်နော်။ဘုန်းကြီးရဲ့တပည့်တွေထဲမှာမိတ်ဆွေတွေထဲမှာအမေရိကန်က clinical psychologist တွေအများကြီးရှိတယ်နော်။ clinical psychologist ဆိုတာကယောဂပိုင်းဆိုင်ရာစိတ်ပညာကိုခေါ်တာနော်။ psychotherapist တွေကိုင်းနေတည်တဲ့လူတွေမှရှိပါတယ်။သူတို့ကိုယ်တိုင်လည်းဗမာပြည်လာပြီးတော့ဝိပဿနာတရားကိုနှစ်ရှည်လာများအားထုတ်။တချို့ဆိုရင်၄-၆နှစ်အားထုတ်သွားတာရှိတယ်။အခုတော့သူတို့နိုင်ငံသူတို့ပြန်သွားပြီးတော့သူတို့အလုပ်ကိုသူတို့ဆက်လုပ်ပါတယ်။အဲပြီးခဲ့တဲ့2000တခုနှစ်ကကိုင်းအမေရိကရောက်တော့သူတို့နဲ့တွေ့တယ်။တွေ့ပြီးတော့ဒီအကြောင်းတွေလည်းအများကြီးဆွေးနွေးပါတယ်။သူတို့ကလည်းဘုန်းကြီးကမေးကြည့်တယ်။ဘာတွေလုပ်နေလဲ။သူတို့လုံနေကြအလုပ်ဖြစ်တဲ့ဒီသေယောဂါကုတဲ့အလုပ်ကိုတော့သူတို့လုံနေတုံးပါပဲဒါပေမဲ့သူတို့စီကိုရောက်လာတဲ့သေယောဂါဝေဒနာရှင်တွေကိုသူတို့ကဂတိပဋ္ဌာန်တရားအထုံးကြီးကိုသင်ပေးတယ်ဂတိနဲ့နေဖို့အတိတ်အနာဂတ်ကိုလည်းသိမတွေးဘူးဂတိနဲ့နေလို့ရှိရင်စိတ်ကလည်းနည်းနည်းအနာရတယ်နော်စိတ်စုပ်ပါမှာစိတ်ကိုထားပြီးတော့လုံနေတဲ့အလုပ်လေးကိုပြီးပြီးတော့မှတ်ပြီးတော့လုပ်ဖို့နေ့စဉ်မနေ့တစ်ချိန်ညနေတစ်ချိန်တရားထိုင်ဖို့သူတို့သင်ပေးတယ်နော်အဲ psychotherapist ဒီတယောက်ဆိုရင်ဘယ်လောက်ထိအောင်ပြောလဲဆိုတော့ သူ့စီကိုလာတဲ့လူနာကိုသူကတရားအထုံးကြီးတင်ပေးလိုက်တယ်။အဲ့ဒါနောက်တစ်ပတ်အကျရင်တစ်ခေါက်ပြန်လာရတယ်။နောက်တစ်ပတ်ပြန်လာတဲ့အခါသူကမေးတယ်။အိမ်မှာတရားထိုင်ဖြစ်သလား။သူကမေးတယ်။မေးတဲ့အခါမှာတချို့လူနာတွေကတော့ဆရာပြောတဲ့အတိုင်းအိမ်မှာတရားထိုင်ပါလေ။တခြားအချိန်မှာလည်းပဲဘာပဲလုပ်လို့လုပ်နေတဲ့လူတွေကိုမှတ်ပြီးတော့ပြီးပြီးတော့လုပ်ပါလေတဲ့။တချို့လူနာတွေကတော့မထမ်းပြပါဘူးဆရာရဲ့စသဖြင့်ပေါ့အဲ့လိုပြောတယ်။အဲ့လိုပြောတော့အဲ့ဒီ psychotherapist ကဘယ်လိုပြောလဲဆိုတော့အိမ်မှာတရားမထိုင်ဘူးဆိုရင်တဲ့နောက်ထပ်လာနေဖို့မလိုတော့ပါဘူးတဲ့မဖြစ်လို့လဲဆိုတော့သူယောဂပြောက်အောင်ဆရာဝန်ကသူတယောက်တည်းမတတ်နိုင်ပါဘူးတဲ့ယောဂပြောက်ချင်းကိုကိုတိုင်ကပစ္စုပန်မှာနေတတ်အောင်စူးစားပါတဲ့အားထုတ်ကိုကိုတိုင်ကပစ္စုပန်မှာနေနိုင်ဖို့မစူးစားခြင်းဘူးဆိုရင်တော့တဲ့ဆရာဝန်ကိုရာခိုင်နှုန်းပြည့်အားကိုတဲ့စိတ်နဲ့မလာပါနဲ့တဲ့မတတ်နိုင်ဘူးအဲ့ဒါကိုတို့ပြက်ပြက်သားသားပြောလိုက်တော့အခုအနောက်နိုင်ငံမှာစီယောကကိုယ်တည်းနီးကိုနာမည်တစ်ခုပေးထားတာရှိဘုန်းကြီးတော်အမှန်ကြိုက်ပါတယ် Mindfulness Oriented Psychotherapy ဒိဋ္ဌိပဋ္ဌာန်တရားနီးနဲ့စီယောကကုတဲ့ကုသဥထုံးတဲ့orientated ဆိုတာကအဲ့ဒီဘက်ကိုဥတည်တာပေါ့။အဲ့တော့ဒိဋ္ဌိပဋ္ဌာန်တရားမှာအခြေခံပြီးတော့သေယောကကုတဲ့ဥထုံ။သူတို့သဘောပေါက်လာပြီ။ဒိဋ္ဌိပဋ္ဌာန်တရားဟာသေယောကသက်တာလေ။နော်။ဒိဋ္ဌိပဋ္ဌာန်တရားကိုတကယ်နေ့စဉ်အားထုတ်နေလို့ရှိရင်ခဏစိတ်ညစ်တာတော့ရှိမယ်နော်။ဒါပေမဲ့စိတ်ညစ်တာကြီးမပြောက်တော့ဘူးဆိုတာတော့မရှိဘူး။ပြောက်သွားမှာပဲ။နော်။တစ်ဖြည်းဖြည်းဒိဋ္ဌိပဋ္ဌာန်တရားအားထုတ်ရင်းနဲ့ဒီယုတ်တရားနံတရားဆိုတာကိုအမှန်တမ်းမြင်လာမယ်။သူ့သဘောကိုသူစောင့်နေတယ်ဆိုတဲ့သဘောကိုလည်းပဲမြင်လာမယ်။မမြဲဘူးဆိုတာကိုလည်းပဲမြင်လာမှာပဲနော်။ပြီးတော့ဘယ်အရာကမှစိတ်ကိုအမြဲတမ်းချမ်းသာမှုကျေနပ်မှုမပေးနိုင်ပါဘူးဆိုတာကိုလည်းမြင်လာမှာပဲနော်။အဲ့ဒါကိုမြင်ပြီးတော့အေးအေးဆေးဉာဏ်လေးနဲ့လက်ခံလိုက်။အဲ့လိုလက်ခံနိုင်တဲ့လူကခဏရင်ရှိပါဘူး။သူကဘာနဲ့တူသွားလဲဆိုတော့ဘုန်းကြီးတို့ငယ်တော့ကြောက်ရွံ့တာကာကွယ်စီထိုးဆိုထိုးလိုက်တယ်ပဲ။ဘုန်းကြီးဆိုရင်တော်ရော့ဘောကာကွယ်စီထိုးပေးနေတယ်လို့ကြားရင်ခဏခဏတော်တော်ထိုးတယ်။ထိုးပြီးပြီးဒါမဲ့ထိုးရင်ဒီလေလို့ကြားရင်တော့ထိုးတာပဲ။ကာကွယ်စီအခုလဲဟို hepatitis ကာကွယ်စီဘုန်းကြီးထိုးပြီးပြီ။နောက်နှစ်ကြာတော့တခါထပ်ထိုးရအောင်မယ်ဆိုရင်တခါထပ်ပြီးတော့ထိုးပြီးပြန်မယ်။ကာကွယ်စီထူထားတာနော်ပြီးတော့ခိုးတစ်ခေါက်ကဒီနှစ်ခုနှစ်လဲ2000ခုနှစ်ကငူလောက်တုန်းကခွေးယူကိုက်ရင်ကာကွယ်စီငါကထူရစင်ကာပူမှာပဲထူပြီးပြီနော်အဲ့တော့တော်တော်စိတ်ချနေရတယ်နောက်ထပ်လဲဘာကာကွယ်စီထူအောင်မလဲမသိခိုးအောင်မဖြစ်နော်ဒါပေမဲ့လောကဓာန်ကာကွယ်စီကဘယ်လိုလုပ်ထူမှာလဲလောကဓာန်ကာကွယ်စီကဝိပဿနာနဲ့မှပဲရပါတယ်ချာနည်းနဲ့မရပါဘူးနော်အဲ့ဒါကိုလေးလေးနဲ့နဲ့သဘောပေါက်ဖို့အင်မတန်ရေးကြီးပါတယ်အဲ့တော့ living fully ဆိုတဲ့ဘဝကိုပြည့်ပြည့်ဝဝနေသွားနိုင်ဖို့ဆိုတာကအသိဉာဏ်နဲ့နေမှဖြစ်တာနော်အဲ့တော့ကိုသွားနိုင်တဲ့မြတ်ကောင်းတာတွေကိုများများလုပ်နိုင်မှ living fully ဘဝကိုပြည့်ပြည့်ဝဝနေရဲဆိုတာဖြစ်မှာနော်အဲ့ဒီကောင်းတာတွေဆိုတာလည်းပဲကိုတယောက်ချင်းတွေ့လို့ရုံနဲ့မရသေးဘူးကိုမိသားစုလောက်နဲ့လည်းပဲမပြည့်စုံသေးဘူးအများအတွက်ကောင်းဖို့ဆိုတာကိုပါထည့်ပါအဲ့ဒါမှ living fully ဆိုတာဖြစ်နော်အဲတော့ကိုကြီးကိုယ်တိုင်လည်းပဲငယ်တော့ကမိသားတွေကလည်းတွင်တင်ပေးကြတာလည်းပါပါတယ်ဆရာသမားတွေကလည်းတွင်တင်ပေးကြတာပါလို့အများကောင်းယူလို့ဖို့ဆိုတာလေးကိုငယ်ကလေးတွေကနည်းနည်းလေးဝါသနာပါခဲ့ငယ်ငယ်တုန်းကဝါသနာပါခဲ့တာတချို့ကိုပြောမယ်ဆိုရင်ခုကြီးငယ်တွေကအတန်းတူတချင်းအတူအချင်းချင်းကိုစာပြန်တင်ပေးတယ်သာမလိုက်နိုင်တဲ့အကြောင်းတွေပဲတငယ်ချင်းတွေကိုဘုန်းကြီးကစာပြန်တင်ပေးတယ်။အဲ့ဒါတခုနော်။ပြီးတော့ကလေးတွေကိုပုံပြောတယ်။ပုံစောင်းတွေအများကြီးဖတ်ညနေကျရင်ဘုန်းကြီးကမှကလေးတွေဝိုင်းပြီးတော့ညနေနီးထွန်းကြည်လမ်းမီးထွန်းပြီးဆိုရင်လမ်းမီးတိုင်အောက်မှာသွားထိုင်ပြီးတော့ကလေးတွေဝိုင်းပြီးသူတို့ပုံပြောပြတယ်။ပုံမြင်လေးတည်းမှာပဲသင်္ကန်းစာယူစရာလေးတွေအများကြီးပါ။ပညာရ။အဲနောက်တစ်ခုကတော့ကလေးတွေကိုသူ့ပြီးတော့တရက်ကလုံးတစ်ပြက်စီးပြအောင်လဲပြီးတော့အမိုက်ကြီးနှိမ့်ထုတ်လိုက်။ပြီးရင်သူတို့မုံကြည့်တယ်
ရားတော့တခြားလူတွေကပါမနေနိုင်တဲ့ခါကျတော့သူတို့ကပါသက်ဆံစုပြီးတော့ပေးတယ်ဒီလေးတွေမုံဝဲစားကြဘူးလုံးဝလည်းမုံလုတ်သွားကြမလုံးရေပေါ်လို့ဘာလို့လုတ်ပြီးအောင်လုံးဝိုင်းစားလိုက်ကြဒါလေးတွေကလူမှုကြီးလေးတွေနော်ပြီးတော့ဘုရားငငယ်တွေကစီးဝါဒနာပါတယ်အမတော်ငယ်တော့ကနည်းနည်းတော့ကျန်ဝင်ဖြစ်ရှင်သိတော့ရှိတယ်ဒါမဲ့ဘုရားပိုက်ခွဲရမှာကြောက်အဲ့ဒါနဲ့မလုံးမဖြစ်တော့ဒါနဲ့စီးစာဥတီဖတ်တယ်အိမ်မှာစီးတွေအများအားဝယ်ထားတယ်မိသားစုနေမကောင်းဘူးဆိုရင်ဘုန်းကြီးကိုယ်တိုင်သိကိုကိုယ့်အကူနေမကောင်းလဲကိုယ့်အကူပဲကိုအခုချိန်ထိဘုန်းကြီးတော်တောင်းယောဂကိုယ့်အကူပဲကိုအင်းနာချင်းနေနေမကောင်းရင်သွားမေးတယ်တောင်းတောင်းယောဂဆိုရင်ဘုန်းကြီးနားလေလောက်တဲ့ယောဂဖြစ်တယ်သိလဲရှိတယ်ဆိုရင်သိပေးလိုက်ပြီးတော့တရက်ကလုံးမှာရှိသမျှကလေးတွေဘုန်းကြီးထင်းတယ်ကလေးဖြစ်လို့ဘသူအိမ်မှာဖြစ်ဖြစ်ကလေးတယောက်မွေးပြီးဆိုအဲ့ဒါကလေးလေးပဲစီတော့တာပဲကလေးလေးတွေဖြစ်လို့အဲ့တော့ခရီးတော်များကဘုန်းကြီးလက်ပေါ်မှာကြီးလာကြတယ်အဲ့တော့အဲ့ဒီကလေးလေးရဲ့မိဘတွေကလည်းဘုန်းကြီးကိုချစ်တယ်သူတို့တာတမီးကိုဘုန်းကြီးကချစ်တော့သူတို့ကဘုန်းကြီးကိုမချစ်ပဲနေပါဘူးလားဟုတ်အဲ့တော့ကို့တညာချစ်စီခြင်းဘုန်းကြီးအဲ့ဒီမိလေးလေးလိုက်သူတို့တာတမီးလေးတွေကိုချစ်လိုက်အဲ့ဒါဆိုသူတို့မိဘတွေကကို့ကိုချစ်ရောဘုန်းကြီးကလှုပ်ရွှတ်ချက်ကိုပြောမိသွားပြီဘုန်းကြီးကိုချစ်အောင်လုပ်တာဘုန်းကြီးအဲ့ဒီမိနဲ့လုပ်တာနော်ဒီကြီးတွေတွေ့ရနေရင်လည်းကလေးတွေနေကောင်းလားအဲ့ဒါအရင်စပေးရတယ်။ဘယ်နဲ့တန်းရောက်ပြီလဲ။အော်ငါတို့ကလေးတွေကို तू ကတတိထားမိတာ ਉਹ ပြီးစိုက်နေတာ ਉਹ ။အဲ့တော့သူတို့သားသမီးတွေခေါ်လာ။အဲ့သူတို့သားသမီးတွေဘုန်းကြီးကပုံမြင်လေးတွေကြောပြ။ဟောမိဘတွေကချစ်သွားတယ်။အဲ့တော့သူတို့အိမ်ကိုအလဲလာဖို့ခဏခဏခေါ်။သူတို့အိမ်အလဲသွားရင်လည်းဘုန်းကြီးကကောင်းကောင်းကြည့်တာပဲ။အဲ့တော့ကောင်းကောင်းစားရ။စက်ချီတော့တော်တော်ကြိုက်တာနော်။ကိုမြတ်တာကိုတကယ်ပြီးတော့ပြန်ရပါလေ။ဘုန်းကြီးကဗာမျောလင်းချက်နဲ့မှလောက်တာမဟုတ်ပါဘူး။ကလေးဖြစ်တယ်လို့ကိုကလေးတွေပြုစုတာပါ။ကလေးတွေမကောက်ဘူး။ဘုန်းကြီးကခွေးတွေလည်းသိချစ်တယ်၊ကြောင်တွေလည်းသိချစ်တယ်။ဘုန်းကြီးကခွေး9កောင်ရှိ၊ကြောင်10កောင်ရှိ။အဲ့တော့သူတို့ကိုချစ်ရတာကကကိုယ်စိတ်ထဲမှာတမျိုးပြည့်စုံနေတယ်လို့ခံစားရတယ်နော်။ကိုယ့်မေတ္တာကိုပေးရတာ။သူတို့မေတ္တာကိုပြန်ယူရတာ။တော်တော်ကိုစိတ်ထဲမှာကြည်နူးတယ်ဘုန်းကြီးကတော့ကြောင်လေးကြောင်ခဏခဏပြောလို့တချို့လူတော်နည်းနည်းတော့နားကြီးလောက်ဘုန်းကြီးကြောင်ကလူနဲ့ပူရင်းကြီးတာပေါ့နော်ခွေးကအိပ်ရတဲ့အထိကြည့်အောင်လာမအိပ်ဘူးဘုန်းကြီးကြောင်ကတော့ဘုန်းကြီးတူတူအိပ်တာပဲဘုန်းကြီးလက်မောင်းမှာခေါင်းအောင်ပြော်လာလာအိပ်တယ်နော်ဘုန်းကြီးပါဟုတ်ဒီလက်ကလေးနဲ့တိုင်တတ်တယ်နရွက်ကြီးကိုကြိုက်တယ်ဘုန်းကြီးအဲ့ဒါသိတဲ့ဘောကြတချို့ကပြောတယ်အဲ့လိုမလုပ်နဲ့ယောဂါကြီးကူးမယ်တဲ့အဲ့ဒါနဲ့ကလေးဆန်စိတ်ကူးပေးတဲ့ဆရာဦးဝင်းကြီးကိုခေါ်ပြတော့ကြောင်နေဘာကအဝစီထူရတော့တော့ကြာသူတို့ကဘုန်းကြီးကိုကြိုက်တော့ဘုန်းကြီးကူးမှဆိုလို့ဒါပေမဲ့သူတို့ကြိုက်နားဟောလာကြိုက်ရင်ဘုန်းကြီးကကြိုက်တယ်ငရက်ဒီလာလာကြိုက်တယ်သူချစ်လို့ကြိုက်တာအဲ့တော့မေတ္တာကိုပေးရတာမေတ္တာကိုယူရတာစိတ်ကြည်နူးစရာကောင်းတာပဲအဲ့တော့ကိုယ့်ဘဝကိုတကယ်ပြည့်လို့ဘဝနေခြင်းနဲ့ဆိုရင်အဲ့ဒီမေတ္တာစိတ်ကိုငွေးညူယူရမယ်နော်မွေးမြူရမယ်ဆိုတော့မွေးရပါတော့ပါပြီးသားပါကလေးလေးတွေတတိထားကြည့်သူ့ချစ်တတ်တယ်အခုဘုန်းကြီးတင်းသုံးတဲ့ဒီကဥတည်မောင်ဝင်းတို့မွေးရတော့အိမ်မှာသူ့ကိုမီးလေးတယောက်ရှိတယ်ဟောမီးတိုးလို့ခေါ်တယ်မီးလေးအဲအဲ့ဒီကလေးလေးကအခုမလာတာနှစ်ရက်ရှိပြီဘုန်းကြီးကလွမ်းနေစနေတနေ့နေ့သူ့အမေကခေါ်မလာဘူးအဲ့ဒီကလေးလေးကဘုန်းကြီးခန္ဓာကဖွင့်ပြီးဆိုရင်လည်းသူပြေးဝင်လာပြီပြေးဝင်လာပြီခန္ဓာရရင်မောက်ပြီးတော့ဥချလိုက်တော့ဒုံးဆိုနှပူးကြီးနဲ့တော့ဒီပြောနဖူးလေးကနဖူးနဲ့စောင့်မိသွားပြီတဲ့။နားပြီးဥချတယ်။ပြီးတော့သုံးကချင်းကြီးပြီးဆိုရင်ဘုန်းကြီးကတရားဒဂမိုက်နဲ့စကားပြောနေ။သူကပြေးဝင်လာပြီးတော့အချိန်ကျပြီတဲ့သုံးစားဖို့။တခါကျန်ပြောတည်တယ်မမမ်နဲ့။သူဘုန်းကြီးဖြစ်တယ်။ဘုန်းကြီးလည်းသူ့ဖြစ်တာပဲ။အဲ့တော့မေတ္တာကရုဏာအမတန်ရေးကြည့်တယ်။တခြားကျန်လည်းပဲကိုယ့်ရဲ့စိတ်ထမရှိနေပြီးသားဖြစ်တဲ့ကောင်းတဲ့စိတ်ထားလေးတွေကိုမျိုးမွေးမြူယူဖို့လိုတယ်နော်အခုဘုန်းကြီးသိတဲ့ psychotherapist တယောက်ရှိသေးတယ်နော်သူ့နာမည်က Leo Buscaglia တဲ့သူ့နာမည်တော်ခွာခက်သူ့ပုံရံကတော့မှသူ့နာမည်ခွာခက်လို့ရည်စရာလုပ်သေးတယ်သူ့တယ်လီဖုန်းဆက်တော့ဟိုကလူကသူ့နာမည်မေးတယ်မေးတော့ तू က Buscaglia လို့ပြောလိုက်တော့ဟိုကbox ကလာတဲ့
ခေါ်ခဲ့တဲ့အီတလီယန်လူမျိုးအီတလီယန်လူမျိုးတွေကအမှန်ရင်းကြီးတတ်အမှန်ချစ်တတ်အစားကောင်းလည်းအမှန်ကြိုက်တယ်အီတလီယန်အစားအစာလေးဘုံကြီးလည်းကြိုက်ပါတယ်စပါဂက်တီတို့မကာရိုနီတို့ပစ္စာတို့ဒါပေမဲ့များများစားရင်တိတ်မကောင်းဘူ
းဝါလာ
စီးစီအများကြီးထက်အောင်အဲ့ဒီလီယိုဘော့စ်ကာဂလီယာကစောက်တော့ရေးတယ်စောက်နာမည်ကဟိုက love သူကတက္ကသိုလ်မှာ professorသူပြီးတဲ့ lecture ကို course ကိုခေါင်းစဉ်တက်ထားတာကအမှန်တော့ तू ကလားလို့ပဲတက်ချင်တာတဲ့ဒါပေမဲ့အဲ့လိုတက်လိုက်လို့ရှိရင်လက်မခံကြဘူးမေတ္တာဆိုတာကိုသင်္นานတစ်ခုနေနဲ့ပေးရင်လက်မခံဘူးမေတ္တာသင်္นานလို့ तू ကနာမည်ပေးချင်တာဆိုတော့ဒါပေမဲ့အဲ့လိုတက်လို့ရှိရင်တက္ကသိုလ်ကလက်မခံဘူးလက်မခံတော့ तू ကဘယ်လိုတက်လဲဆိုတော့ love as a behavior modifierအဲ့လိုနာမည်တက်လိုက်နာမည်ကြီးအကြီးကြီးဖြစ်သွားတော့ဟောတော်တော်ခန့်ညံသွားတယ်နော်ဘုဖုံညို့တော်မှာနိုင်ငံခြားတက္ကသိုလ်မှာလာပြီးတော့ visiting professor ဖြစ်နေကိုယ့်စကူတင်ပေးပါတဲ့လာပြောတယ်လာပြောတော့ဘုန်းကြီးအောင်ပြောလိုက်သေးတယ်ငါလာတင်ပေးရရင် meditation တို့မဟုတ် mindfulness as behavior modifier ဆိုတဲ့နာမည်သုံးမယ်လို့သူ့နာမည်ကိုယူလိုက်တော့ဒီတိုင်း meditation ကိုနာမည်တက်လိုက်လို့ရှိရင်တို့ရောလက်ခံမှာမဟုတ်ဘာသာတရားလို့ယူဆတော့တော့ love as abehavior modifier ဆိုတာက behavior ဆိုတာကအပြုတ်မှုအဲ့ဒီ behavior ဆိုတဲ့အတိတ်ပြအမှန်ကျေတယ်ဥပမာမွေးရသွားဆွဲတာကက behavior တစ်ခုပဲဒေါသကြီးတာခက်ထန်တာကြမ်းကြုတ်တာသူများဒုက္ခရောက်မဲ့အကြမ်းဖက်မှုတွေကိုလုပ်တာဒါလည်း behavior တွေပဲနော်အဲ့တော့အဲ့ဒီ behavior တွေကို modify လုပ်တယ်ဆိုတာကပြင်လိုက်တာကောင်းသွားအောင်ပြုပြင်ပြောင်းလဲလိုက်တာကိုပြောတာတော်သူကမေတ္တာကိုအပြုအမူအနေထိုင်ကြောင်းလဲသွားဖို့ဆိုတဲ့စက်ကြတစ်ခုအနေနဲ့အဲ့ဒါကိုကိုယ့်စုပေးတာသူထင်တာကပထမအစမှာဒီကိုယ့်စုတက်တဲ့လူကအန္တန်နဲမယ်လို့သူထင်သူ့မိတ်ဆွေတွေကလည်းပြောတယ်ခင်ဗျားသင်တဲ့ကိုယ့်စုကြီးစရာကြီးပါတကယ်ဆိုသူ့ကိုလောင်ရပြောင်ရတယ် Love as a behavior modifier ဆိုတဲ့ကိုယ့်စင်တန်းတစ်ခုပေးမယ်ဆိုတော့လောင်ရတယ်ဒါပေမဲ့ तू ကတော့သူ့ကိုယ်သူယုံကြည်မှုရှိအဲ့တော့သူ့ကိုယ်ဆို तू ကအချိန်ကိုဘယ်လိုရွေးလဲဆိုတော့တခြားဆရာတွေသင်လို့ပြီးလို့နောက်ဆုံးကျောင်းဆင်းကနီးမှာကတ်နေတဲ့အချိန်ကို तू ယူလိုက် तू အချိန်ပြီးရင်နောက်ထပ်အချိန်မရှိတော့ဘူးဆိုတော့အဲ့ဒီအချိန်ကို तू ယူလိုက်ပြီးတော့အဲ့ဒီမေတ္တာဆိုတာကို तू အတန်းအနေနဲ့ပို့ချတာစကားပြောနေမကဘူး तू ကိုယ်တိုင်ကမေတ္တာအမှန်ကြီးတယ်သူကိုယ်တိုင်ကမေတ္တာကြီးတဲ့လူဖြစ်လို့လည်းပဲသူဒီတင်နာကိုပေးနိုင်တာလူမဝင်သူပေးနိုင်မှာမဟုတ်ဘူးเนาะအဲ့တော့တပည့်တွေကို तू ကပြောဖို့သူပုံဆက်ဆံပေါ်ဟာအင်မတန်လိုက်လဲတဲ့ရင်းနှီးတယ်သူမေတ္တာကိုသူတပည့်တွေကတကယ်ခံစားရတာတပည့်တွေပြောတာဆိုတာကိုလည်း तू ကစိတ်ပါလဲပါနားထောင်သူတပည့်တွေကသူ့ကိုသိချစ်ကြတော့သူ့ကိုယ်ကိုတဏှာကြီးလို့သတ်မှတ်ထားပြီမဲ့တစ်ခါလေ2နာရီ3နာရီကြာတယ်လေမပြန်ကြဘူးဘုချုံတော့မှောင်သွားရောနောက်တော့အဲ့ဒီကိုယ်ဆိုသူသင်္นานကာလ1 semester ပြီးသွားပြီဆိုရင်နောက်တစ်ခုပြန်စတဲ့ခါမှာတက်လာတဲ့လူတွေကကြာလီများလေဖြစ်လာပြီးတော့ပထမအစမှာတော့လူငယ်တွေတက်တာများတယ်တဲ့နောက်ပိုင်းမှာကျတော့လူကြီးတွေပါတက်လာတာတော်တော်များလာအဲ့ဒီအကြောင်းကိုသူကစာအုပ်ပါပြန်ရေးသေးတယ်အဲ့ဒီစာအုပ်လည်းခွန်ကြီးမှရှိအဲ့သူကဘာပြောလဲဆိုတော့အခုဖြစ်မှာတဲ့ဖြစ်တတ်အောင်သင်ဖို့လိုပါတယ်မတင်မတတ်တော့ပါဘူးအဲ့ဒါလက်ခံနိုင်ပါ့မလားပြန်ကြအောင်စိုင်ကြအောင်သင်ပေးနေအဲ့တော့ပြန်ဆိုင်မှုတွေများလာတော့မနာလိုဝန်တုံမှုတွေများလာကျောင်းနေတဲ့ဆိုပေမဲ့တကယ်ဖြစ်တာမဟုတ်တော့ဘဲနဲ့ပြန်ဘက်လိုသဘောထားလာတယ်ကျောင်းပြီးသွားတဲ့ခါမှာသိက္ခာမင်းကြီးနည်းနေတာတွေ့ရတယ်အဲ့တော့ဘုန်းကြီးတို့ကိုယ်တိုင်ဘုန်းကြီးတို့ငယ်တုန်းကကျောင်းနေတဲ့ဒီဟိုမူလတန်းကနေအလဲတန်းအထက်ကျန်တက္ကသိုလ်ထိအောင်ဒီနေခဲ့တဲ့ကြောင်းနေဘက်တည်းကအခုချိန်မှာပြန်တွေ့ရတဲ့ကောင်မှာအဲ့မှန်ရင်းကြီးတယ်ဖြစ်တယ်လိုက်လဲအခုနောက်ပိုင်းကြောင်းနေကြောင်းသားတွေကိုကိုင်းမင်းကြီးကြောင်းနေဘက်တငယ်ချင်းတွေကိုချက်လားဆိုမဖြစ်ဘူးဆရာဆရာမတွေကိုချက်လားဆိုနာမည်တော့မသိဘူးလေနော်အဲ့ဒါအထောက်ထားပဲစိတ်မရှိကြတော့ဘူးနော်အဲ့တော့ဟိုတစ်ချိန်လေးတပုတ်ရှိတယ်ဗမာချင်းနော်ဟိုနန်းတော်ရှိဆရာတင်ရေးခဲ့တာချင်းတယ်ရှိကတော့ပိုးချစ်ကြတယ်အဲ့တော့အတိတ်တွေကအခုတော့စိတ်မဖြစ်တော့ဘူးဟော အတိတ်တွေကသိရှင်းနေတယ်နော်ဒါပေမဲ့မေတ္တာမရှိရင်ဘဝက၆တော့မယ်မေတ္တာမရှိရင်နှလုံးသား၆တော့မယ်အဲ့တော့အခုနဘုန်းကြီးပြောခဲ့တဲ့မမလိုကောင်းစဉ်လေးရနော်မြင့်မြတ်မှုကြောက်ဆုံးခြင်းလို့ကြောက်ဆုံးနေခြင်းလို့ပြောခဲ့တာနော်အဲ့ဒါကိုအင်္ဂလိပ်လိုနာမည်တရမယ်ဆိုရင် loss of heart လို့ပြောလိုက်နှလုံးသားကြောက်ဆုံးခြင်းပြောလိုက်တို့မို့ညှော်နှင်းရကြောက်ဆုံးခြင်းလို့ပြောရင်လည်းရပါတယ်အတိတ်ကမျိုးလုံးကောက်လို့ရပါတယ်နော်အဲ့တော့အုံနောက်ရှိုံနဲ့လောကမှာစိတ်ချမ်းသာနေလို့မရသေးဘူးအုံနောက်ဆိုတာကအလွတ်လုတ်တတ်တာကိုပြောတာနော်အုံနောက်ကောင်းယုံနဲ့လူဘဝမှာလူပီပီတတ်တဘဝကိုပီပီဘဝစိတ်ချမ်းသာနေလို့မရသေးပါဘူးနှလုံးသားအမြဲတမ်းရေးကြည့်ပါလေနှလုံးသားဆိုတာကမြင့်မြတ်တဲ့သဘောကိုပြောတာနော်မေတ္တာတို့ကရုဏာတို့ဆိုတာကိုပြောတာပါဟောဒီမှာIn the simplest human terms, Lusagane, Ayuzung, Joyamethuin, depression can be understood as a loss of heart. Depression, Suragure, loss of heart, Lu. Nale Naimare, Nalunda Piosungwar, Alu. Nale Naimare, Nimiamu Piosungwar, Alu. Nale Naimare, Dumhu in Labe, Nyolinje.ပြောက်ဆုံးသွားတာလို့နားလည်နိုင်ပါလေ Our basic openness and responsiveness reality နောက်တစ်ခုကလည်း reality ဆိုတာဘဝမှာတကယ်ဖြစ်နေတဲ့အမှန်တရားတွေပေါ့အဲ့တော့အဲ့ဒီအမှန်တရားတွေကိုတရားစကားလုံးနဲ့ပြောရမယ်ဆိုရင်ဘာတွေလို့ပြောမလဲဝိပဿနာတရားအထုံတော့အဲ့ဒီအမှန်တရားကိုမြင်ရတော့လမ်းကြောင်းပြလိုက်ပြီအစပေါ်ပြလိုက်ပြီအမှန်တရားဟာပါလေစဉ်းစားကြည့်လိုက်ပါအနိစ္စဒုက္ခအနတ္တအဲ့ဒါအမှန်တရားဟောယုတ်တရားနံတရားတွေမမြဲခြင်းစိတ်ချမ်းသာမှုအပြည့်အဝမပေးနိုင်ခြင်းကျဉ်းနှံ့မှုမရနိုင်ခြင်းဆင်းရဲခြင်းဒုက္ခအတိတ်တွေအမှန်တန်ကျဲ့တယ်ဟောဒါတော့အလိုတိုင်းမဖြစ်ခြင်းအကြောင်းရှိမှဖြစ်ပေါ်ခြင်းပုဂ္ဂိုလ်တရားမဟုတ်ခြင်းအဲ့ဒီလိုအမှန်တရားတွေကိုနည်းနည်းနည်းနည်းမသိလို့ရှိရင်အဲ့ဒါ loss of heart ပဲ။အဲ့တော့အမှန်တရားကိုမသိခြင်းလို့လည်းပြောလို့ရတယ်နော်။အဲ့တော့ခွန်ကြီးအမေရိကန်ရောက်ပါတယ်နှစ်ခေါက်ရှိပြီ။ပထမတစ်ခေါက်ကတော့တစ်နှစ်နဲ့3-4လလောက်ကြာခဲ့ပါတယ်။နောက်တစ်ခေါက်ကတော့အဲ့လောက်မကြာဘူး2လလောက်ပဲကြာ။ရောက်တော့ခွန်ကြီးတို့ရဲ့ဒီအချက်ကအဓိကကသတိပဋ္ဌာန်တရားဝိပဿနာတရားအထုတ်ကြီးကိုသိဖို့ဟောဖို့ပြောဖို့ကြွတာပါပဲတခြားလည်းပဲလုပ်ခဲ့တဲ့ကိစ္စတွေအများကြီးတော့ပါပါသေးတယ်အဓိကကတော့သတိပဋ္ဌာန်တရားဝိပဿနာတရားအထုတ်ဖို့ပေါ့အဲ့ဒီမှာဘုန်းကြီးကတရားပွဲဒီမှာအဲ့ဒီယုတ်တရားနံကြားနံတရားအကြောင်းတွေသတိပဋ္ဌာန်တရားအထုတ်ဖို့အကြောင်းတွေအသေးစိတ်ရှင်းပြတယ်ဟောပြတယ်နော်အဲ့လိုဒီလိုခကြကြည့်လို့ရှိရင်အနိစ္စဆိုတဲ့မမြဲခြင်းသဘောကိုမြင်ရမယ်အခုမြင်အခုပြောက်သွားတာပဲဒုတိယနံတရားတွေကချင်းချင်းချင်းအမြဲတမ်းမြန်လာမလို့ဖြစ်တယ်လို့သိတဲ့အချိန်မှာကိုပဲသူကမရှိတော့ဘူးသိရသိလိုက်ရုံမျှတော့လေးပဲရှိတယ်ပြောက်သွားတယ်အဲဒုက္ခဆိုတာကတော့တနေ့တိမ်မှုကြိုင်တော့သိလာတယ်အခုချင်းချင်းဖြစ်ပြီးတော့ချင်းချင်းပြောက်သွားတာကိုအားကိုးလို့ရမလားအားကိုးလို့မရဘူးနော်အဲ့အာကုလို့မရတာဘူးကဒုက္ခ။ယုတ်ရဏံတရားကိုအာကုလို့ရတာ။တကယ်တမ်းကျတော့အာကုလို့မရဘူး။သူအခုဖြစ်ပြီးအခုပြောက်သွားတာ။ကိုလိုချင်လို့ဖြစ်အောင်ဖန်တီးလို့ရောအများနဲ့ရနိုင်လား။မရနိုင်ဘူးအကြောင်းရှိမှဖြစ်တာ။သူ့သဘောနဲ့တူတယ်သူ့အကြောင်းနဲ့တူတယ်။အလိုတိုင်းမဖြစ်ဘူး။ပြီးတော့အနတ္တဆိုတာကိုခေါင်းကြလဲ emptiness ဆိုလဲအတိတ်ပဲပြန်လာ ਉ ။အနတ္တရဲ့အတိတ်တွေကအများများပါလေ။အဲ့တော့ emptiness ဆိုတာပုဂ္ဂိုလ်မရှိခြင်းအတ္တမရှိခြင်းဆိုတဲ့အဓိပ္ပာယ်။အဲ့ဒါတွေပြောပြတော့အဲ့ထက်မှနာတရားနာနေတဲ့ပြိဿတ်ထေကဒကာတယောက်ကဘယ်လိုပြောလဲဆိုတော့အရှင်ဘုရားပြောတာတွေကိုနားထောင်ရတာတော့တခုမှစိတ်ချမ်းသာစရာမကြားရဘူး။အဲ့တော့အရှင်ဘုရားပြောသလိုလှုပ်လှုပ်ရှင်ဘယ်လိုလှုပ်စိတ်ချမ်းသာမှာလဲတဲ့။နားထောင်ရတာတော့စိတ်မချမ်းသာဘူးတဲ့။အဲ့တော့ပြောတဲ့အတိုင်းလုပ်ရင်စိတ်ချမ်းသာမလို့မထင်ဘူးတဲ့။သူတို့နဲ့သူပြောတာနော် ဲ့လိုတွေးတာကိုဘယ်လိုထင်တယ်လဲရုပ်ပြတွေးမယ်ဆိုရင်တော့ဟုတ်နေတယ်ဟုတ်နေတယ်နော်မှန်နေတယ်တခုမှမမြင်ဘူးတခုမှအလိုတိုင်းမဖြစ်ဘူးတခုမှစိတ်ခံနာမှုမရနိုင်ဘူးကြားရင်ဟာဒုက္ခပဲအဲ့တော့ဘုန်းကြီးကသူ့ကိုပြန်ရှင်းပြဒီတရားတွေဟာထိုင်စဉ်းစားနေရင်တော့တော်တော်စိတ်ညစ်စရာကောင်းတယ်ဒါပေမဲ့သူ့ကိုစဉ်းစားမနေဘဲနဲ့တကယ်တစ္ဆုတ်ပံတက်အောင်တရားကိုအားထုတ်လို့အခုဖြစ်ပြီးအခုပဲပြတ်သွားတယ်လို့သိတဲ့ချိန်မှာသူ့အမှာဆွဲလမ်းမှုမရှိတော့ဘယ်ဟာမှစိတ်ချမ်းသာမှုအပြုတ်ဝပြင်းနေမှာမဟုတ်ဘူးလို့သိရတဲ့ခါမှာစိတ်ချမ်းသာမှုများရမလားဆိုပြီးတော့မျောလင့်တောင့်တနေတဲ့စိတ်လည်းမထားတော့အကြောင်းရှိမှဖြစ်တဲ့ပုဂ္ဂိုလ်တော်ကမဟုတ်ဘူးဆိုတော့လည်းပဲသူ့ကြည့်ပြီးတော့ဘယ်ဟာမှငါမဟုတ်ပါလားဆိုတဲ့စိတ်နဲ့သူ့ဘုံမှာဆွဲလမ်းမှုဥပဒါကအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဟာပါသွားရရော့သွားတယ်အဲ့ဒါကြောင့်စိတ်ချမ်းသာသွားတာလူကျင်နာတွေရလို့စိတ်ချမ်းသာတာမဟုတ်ဘူးနော်ဆွဲလမ်းမှုနည်းသွားလို့စိတ်ချမ်းသာသွားတာလွတ်လပ်သွားတာအေးချမ်းသွားတာအဲ့လိုအသိဉာဏ်ကိုရထားတဲ့လူကဘာမှမလုပ်ဘဲနဲ့ထိုင်နေမှလားဆိုတော့နေမှမဟုတ်လှုပ်တဲ့ကိစ္စကတော့လှုပ်လာဝိရိယကြီးကြီးနဲ့လှုပ်နေမှပဲနော်ဘုန်းကြီးတို့လည်းအနိစ္စဒုက္ခအနတ္တဆိုတာတော့သိပါတယ်နော်နှစ်ပေါင်း40လောက်တရားထုတ်ခဲ့ပြီးပါပြီအနိစ္စဒုက္ခအနတ္တတော့သိပါတယ်မမြဲဘူးဆိုတာသိတော့လုံးမနေပါနဲ့ဖြစ်ပြီးရင်ပြတ်သွားမှာဘာလို့လုံးနေပါလဲအဲ့လိုနေလို့ကောင်းတယ်လားအော်မနေပါနဲ့အခုကြာပြီးမေ့သွားမှတော့ကြာနေတော့အဲ့လိုနေလို့ဖြစ်မလားမဖြစ်ပါဘူးနော်အာဒုက္ခတွေကြီးပါဘယ်မှကျင့်နှံ့မှုရမှာမဟုတ်ပါဘူးအလကားပါပဲအဲ့လိုနေလို့ဖြစ်မလားမဖြစ်ဘူးဒုက္ခနည်းအောင်ကတော့ကြိုးစားရမှာပဲဘာမှမလုပ်ဘဲနေလိုက်ုံနဲ့ဒုက္ခကပျောက်သွားမှာမဟုတ်ဘူးနော်အဲ့တော့ခံတဲ့ဒုက္ခကိုလွတ်လွတ်ချင်းချင်းခံလိုက်လုတ်တဲ့လေအကျိုးရှိတယ်ဆိုရင်နေရောညရောစိတ်ရောကိုယ်ပါအာတုံပြီးတော့လုတ်တယ်အဲ့လိုလုတ်ရတာကိုကျင်တတ်တယ်အဲအဲ့လိုလုတ်ပြီးမှတခါလုတ်တယ်လို့မဖြစ်တဲ့အခါတော့ရှိတယ်နော်လုတ်တယ်လို့မဖြစ်ရင်လည်းမတတ်နိုင်သေးဘူးဆက်ပြီးတော့ကြိုးစားအောင်မလုတ်တော့ဘူးဆိုတဲ့စိတ်ကြောင့်ဘယ်တော့မှမမွေးဘူးအဲ့တော့ဒီလက္ခဏာကြီး၃ပါးဆိုတာကခန္ဓာကိုယ်မှာဖြစ်နေတဲ့ခန္ဓာ၅ပါးကိုစိတ်စုပ်ပန်တက်တဲ့ရှုတဲ့အခါမှာလည်းပဲဒီလက္ခဏာကြီး၃ပါးဆိုတဲ့သဘောကိုမြင်ရတာပဲနော်ပြီးတော့ကိုယ်ဘဝနေထိုင်ရေးကိစ္စတွေမှာကြည့်ရင်လည်းပဲအကျန်းစားလက္ခဏာကြီး၃ပါးတော့မြင်ရတာကိုယ်ဘဝမှာမြင်နေတာပဲတစ်ခုရှိတယ်အခုဥပမာထမင်းစားလိုက်ပြီဆိုတော့ဘိုက်ဝသွားပြီဘယ်လောက်ကြာကြာဘိုက်ဝနေမှာလဲဘယ်လောက်မှမကြာဘူးနော်နှစ်နာရီ၃နာရီလောက်ကြာရင်တစ်ခါပြန်စားနေရရန်ဖိုက်ကြည့်သွားတယ်ဝါသွားတယ်ဆိုတာမြဲမှမနေဘူးသူပြန်စားတော့တာအဲ့လိုပဲပျော်စရာရှင်စရာတွေခံစားလိုက်တယ်ပျော်တယ်ဘယ်လောက်ကြာပျော်တယ်လဲခဏလည်းတော့ကြာမမြဲပါဘူးနော်ပြီးတော့တခါတလေဒီစားဖို့တောက်ဖို့အတွက်လှုပ်ရတာကတော်တော်ပြမှန်းပါတယ်အကြောင်းတချို့တက္ကမကြီးတွေဆိုရင်ချက်ရပျော်တာမလုပ်ချင်တော့ဘူးစိတ်ကုန်တယ်တဲ့ဒါနဲ့သူတို့တော့ဘုန်းကြီးကတော့နည်းနည်းအားပေးလိုက်ရတယ်သူတို့မချင်ဘုန်းကြီးတို့ကစားမှာမဟုတ်အဲ့တော့ဘယ်လိုပြောရလဲဆိုတော့စေတနာလေးနဲ့မြစ်ပြလေးနဲ့ချက်လိုက်ပါငါချက်တာလေးစားလိုက်ရလို့ရှိရင်စိတ်ချမ်းသာကိုချမ်းသာလေးအယတာရှိရှိလေးစားပြီးတော့ကျမ်းမာရေးလေးကောင်းသွားရင်ငါကြောင့်သူကျမ်းမာရေးကောင်းသွားတာဆိုပြီးတော့အဲ့ဒါတော်တော်ကုတူလည်းရပါတယ်စိတ်ကျဉ်းမှုလည်းရပါတယ်ဝန်တာစရာကြီးပါအဲ့လိုအားပေးရတယ်အားမပေးလို့မဖြစ်ဘူးတချို့ဒကမာကြီးတွေကသူတို့ယောက်ျားတွေစားဖို့လည်းလိုချင်ရတာမချက်ချင်ဘူးလေအဲ့တော့သူဆိုင်မှာဆက်ထတာတော့ဝယ်ပြီးတော့ကြီးလိုက်ချက်ရမှာပြင်းလို့ဘုန်းကြီးတို့တော့မှတခါကလေးဆိုင်မှာချက်တာတွေဝယ်လာပြီးတော့ကကြလို့ဆိုင်မှာချက်တာတော့မစားဘူးလို့နော်ကိုယ်တိုင်ပြင်ပန်းခံပြီးတော့နော်ဟင်းရဲ့ဟင်းကြီးလေးတွေကိုတုံးကြီးနဲ့တုံးကြီးပြင်ပန်းခံပြီးပြီးပြီးတော့ချက်ချက်မှစားမယ်လုံးဖုံးရင်တော့မစားဘူးကိုယ်တိုင်ချက်ရတဲ့အတွက်စေတနာတွေအများကြီးပါတယ်နော်ဟင်းရဲ့ဟင်းကြီးကိုတတုံးကိုလှီတိုင်းလှီတိုင်းအဲ့ထက်မှစေတနာတွေအများကြီးပါသွားတယ်တစ်ဆက်ကမှစိတ်ကဂရီတသိန်းလောက်ဖြစ်တာတစ်ချက်လှီရတဲ့အခါမှဖြစ်တဲ့ကုသိုလ်ကဂရီတသိန်းလောက်ရှိနေတယ်နော်အဲ့ဒီကုသိုလ်လေးကိုရတယ်လို့တွေးပြီးတော့ဦးမြဝန်သားလေးချက်လိုက်ပါနော်ဟိုကုတ်ခင်ပွန်စားဖို့နော်ကုတ်ခင်ပွန်လည်းကုတ်ကျေးဇူးရှင်ပါပဲနော်ဟောသူစားဖို့ချက်တာဆိုချက်ဒါလည်းကုသိုလ်ရတာပါပဲအဲ့တော့ဘယ်လှုပ်လှုပ်လှုပ်စေတနာလေးမိတာလေးနည်းနည်းထည့်ပြီးတော့လှုပ်လှုပ်လို့ရှိရင်စိတ်လေးနည်းနည်းချမ်းသာသွားတယ်ကုသိုလ်လည်းရပါတယ်ကုသိုလ်ဆိုတာ
ကောင်းတဲ့စိတ်ငုံမြတ်တဲ့စိတ်ချမ်းသာနေတဲ့စိတ်ကိုကုသိုလ်လို့ခေါ်တာပဲဘာမှမထူးဆန်းပါဘူးအဲ့တော့အနိစ္စဒုက္ခအနတ္တကိုသဘောပေါက်ပြီးတော့တကယ်လေးလေးနဲ့နဲ့လက်ခံနိုင်တဲ့သူဟာသူကသိစိတ်နေတော့ရှင်းနိုင်တာဟုတော့အကျိုးအကြောင်းကိုတိတိကျကျလေ့လာပြီးတော့ဒီလိုအကြောင်းတရားတွေပြည့်စုံတော့ဒီအကျိုးတရားတွေတော့ရမှာပဲလို့သိပြီးတော့လုံလဝိရိယအကြီးကြီးနဲ့ကျူးစမ်းမှာပဲရလာရင်လည်းပဲအဲ့ဒီအတွက်နဲ့မာနတော့မကြီးဘူးရလာတာကိုစီကန်းကြီးကြီးစူးစောင်းထားမယ်ရှင်းသိမ်းထားမယ်မဖြုံးဘူ
း
အမတန်ပင်မခံမိဆရာထားလိုက်ရှင်းရတာမသိတော့တဲ့နေရာမှာအလကားနေချွန်ပြတာမျိုးမဖြစ်အဖြစ်မခံနိုင်ဘူးလောင်ကစားတို့ဘာလို့ဖြစ်မခံနိုင်ဘူးဘုရားနည်းရပဲတက္ကမကြီးတယောက်ကလာပြောတယ်သူနဲ့အမျိုးတော်တဲ့လူတယောက်ကလောင်ကစားဝါနာပါတယ်တဲ့သူလောင်းလိုက်လို့ရှုံးသွားမှသူကစိတ်ချမ်းသာတယ်တဲ့အဲ့ဒါတကယ်လာပြောတာဒီနားမှာရှိတဲ့လူတွေကြားလိုက်တဲ့လူရှိတယ်အဲ့ဒါသက်တည်ရှိပါသူရှုံးသွားမှသူကစိတ်ချမ်းသာသွားတယ်အော်စရာပဲနော်ဒီလိုလူလည်းရှိသေးတယ်နန်းလို့စိတ်ချမ်းသာတယ်ဆိုတော်သေးတာပေါ့အဲ့တော့ကိုချင်းနေသာချာထားတာကိုတရားကိုသိတဲ့သူကဘယ်တော့မှမဖြုံးဘူးတပြားတစ်ချက်မှမဖြုံးဘူးကိုကကိုစားတာတော့မှတနေ့နဲ့မြဟိုကျမကြီးနေလဲလဲညွတ်ပြီးတော့အကုန်ကြလဲနင်းအောင်စားတယ
်
ပူတာကိုလူလိုက်အောင်မယ
်
လူအနေနဲ့လူတွေအများကြီးရှိပါတယ်ဘုန်းကြီးကိုယ်တိုင်မိဘမဲ့အကြောင်းတွေကိုလူတယ်ခြေလက်မတမ်းမဆွမ်းဖြစ်တဲ့ကလေးတွေတန်းအကြောင်းမှလူတယ်နေ့နေ့မြင်ကလေးတွေတန်းအကြောင်းမှလူတယ်မိဘမဲ့ကလေးအကြောင်းတွေမှလူတယ်ဘုန်းကြီးကျောင်းနေတော့ဒါတော့အထူးပြောစရာမလိုဘူးဘုန်းကြီးလာလူနေတဲ့တင်ကန်းတွေဟာတစ်နေ့တစ်နေ့ကိုအစုံပေါင်းညာနဲ့ကြည့်လို့ရှိတယ်ဘုန်းကြီးဝင်နေတာနှစ်စုံပဲဝင်နေအဲ့တော့ပူလာတွေကိုဒီလိုပဲလူတဲ့ကျောင်းတွေနော်အချို့တန်ကားတွေတစ်ထောင်ကျော်နှစ်ထောင်ကျော်ရှိတဲ့ကျောင်းတွေရှိတယ်တပားကိုတင်ကန်းတစ်စုံစီရဖို့ဆိုတာတော်တော်ခက်ခဲတယ်အဲ့လိုကျောင်းတွေကိုတိတိကျကျစုံစမ်းပြီးတော့ပို့တယ်လူတွေဘုန်းကြီးရဲ့ဥပဒေဆရာတော်ကျောင်းတန်ကား60 90လောက်ရှိတဲ့နှစ်တိုင်တန်ကားအပားစိတ်တပားမှမကြောင်ဘုန်းကြီးတင်ကန်းသူအကောင်းဆုံးသင်္ကန်းတွေကိုလှူတာပဲအញ្ញံစားတွေမဟုတ်ဘူးအဲ့တော့ကို့မှာပူရာချန်တာကိုသိရတာလှူရတာသိနှမှုအများကြီးရပါတယ်နော်သိနိုင်တဲ့သူဖြစ်ရတာသိနိုင်တဲ့အခြေအနေကို့မှာရှိနေတာသိနိုင်တဲ့အင်အားရှိနေတာစိတ်ဝန်တာစရာကောင်းတာပဲစိတ်ကျဉ်းစားစရာကောင်းတာနော
်အ
ဲ့တော့တရားကိုသိလာတဲ့လူဟာလုံလဝိရိယရော့မသွားဘူးတချို့ကဘယ်လိုပြောလဲဆိုတော့မထူးပါဘူးဗျာဘာမှမလုပ်ချင်ဘူးသူ့ကိုယ်သူတော့တရားတွေတော်တော်သိနေပြီလို့ထင်တယ်အမှန်တော့မဟုတ်ဘူးဟောကျင်းတာဖြစ်တာဟ
ော
တရားကိုတကယ်သိတဲ့လူကလုံမယ်ဆိုတဲ့စိတ်ရှိတယ်မသိမချင်းလုံမယ
်
ဟောဒါတော့မှစိတ်ကိုမလျှော့ဘူးတောင်းပြောတာမဟုတ်ဘူးတိတိကျကျပြောလိုက်တာပါ Openness to realityallows us to be intelligently attuned to life. ဒါဒီပိုင်းနဲ့ဖြတ်ပြီးဒီလေးပဲပြောမယ်နော်။ Openness to reality ဆိုတာအမှန်တရားကိုလက်ခံနိုင်တဲ့စိတ်စကားကိုဖွင့်ထားတာ။အမှန်တရားကိုစိတ်မထားဘူးနော်။အချို့လူတွေကအမှန်တရားကိုသိရမှကြောက်တယ်။ကြောက်တော့ကိုယ့်ကိုယ်ကိုအမျိုးမျိုးလှည့်စားပြီးတော့ပိတ်ထားတယ်။အချို့လူတွေကအမှန်ကိုသိရမှမကြောက်။စိတ်ရဲ့စကားကိုဖွင့်ထားတယ်အဲ့တော့ openness to reality ဆိုတဲ့စကားဟာအမတန်လေးနဲ့အဲ့တော့အမှန်တရားကိုသိဖို့တရားထုတ်ရတာတချို့ဘုန်းကြီးရဲ့တပည့်လေးတွေရှိတယ်အဲ teenage တွေဒီနေ့ဒီတော့18နဲ့18နဲ့အရွယ်လောက်အရွယ်လေးတွေသူတို့ဂျိတ်တာတွေမှာတရားစခန်းသွားဝင်ကြတယ်နော်သူတင်းလေးဆိုအတက်ဘလောက်လဲ19လာအဲအဲ့ဒီအရွယ်လေးတွေနော်တရားစခန်းဝင်ကြဝင်ကြတော့အတက်ကြီးတဲ့ဒကမာကြီးတယောက်ကတွေ့တော့ဟဲ့ဒီရေတရားအမထုံနေတော့ကြမပြောတတ်ပဲနဲ့နေလိုက်တယ်နော်အဲ့လိုပြောတဲ့ဒကမာကြီးကအခုအဲ့ရတယ်မှလဲနေလုံးဝမထနိုင်တော့သူပြောနိုင်သေးလားအဲ့တော့အကြံဉာဏ်ပေးတာမှားသွားတယ်နော်ဘုန်းကြီးကိုယ်တိုင်ကျောင်းကအတန်းအနေနဲ့တွေ့မယ်ဆိုဖြစ်တန်းကလေးကတရားထုတ်စိတ်ဓာတ်ကလေးကနည်းနည်းပပဝိပဿနာစာအုပ်တွေဖတ်တယ်။အများကြီးအထောက်တာမဟုတ်ပါဘူး။ဒီနေ့ကို10မိနစ်15မိနစ်တရားထိုင်တယ်။စာကြက်ခန်းကြီးမှာလည်းတရားထိုင်။စိတ်ကူရောက်သွားတော့လည်းဒီလိုပဲ။အများအားတရားထိုင်။အဲ့လိုတရားထိုင်တရားထိုင်နဲ့စ
တက်တူနောက်ဆုံးနှင်းရောက်တော့ဘုန်းကြီးသဘောပေါက်လာပြီအနိစ္စဒုက္ခအနတ္တဆိုတာနည်းနည်းသဘောပေါက်လာအဲ့လိုနဲ့ပဲဘုန်းကြီးဖြစ်သွားတာအဲ့တော့တချို့ဒကမကြီးတွေဆိုတွေးပြီးတော့ကြောက်တော့မှာငါသားတွေတရားတော်ထိုင်တော့ကြဘုန်းကြီးဖြစ်သွားရင်ခက်ရောဖြစ်ခဲ့ပါလေနော်ဆိုတော့တိတ်ချမ်းတာအောင်တော့နေရတော့မှာပါဆိုတော့တရားအထုတ်လိုက်တဲ့ခါမှာကျတော့ဒီအကျင့်စာရိတ္တပြက်ကြတော့ဘာလို့မဖြစ်တော့အဲ့ဒီကပိုလေးနဲ့လာတဲ့ကြောင့်အချိန်ကျုံးတာတော့ဘာလို့လဲမဖြစ်ဘူးငွေလည်းမဖြုံးအပေါင်းစင်းကိုလည်းပဲရွေးပြီးတော့ပေါင်းတယ်မကောင်းတဲ့လူနဲ့မပေါင်းဘူးနောက်ဆုံးပြောရမယ်ဆိုရင်တယ်လီဗီရှင်းကြည့်တာကမကောင်းတဲ့တယ်လီဗီရှင်းဆိုမကြည့်ဘူးဂုံစိတ်ခါကြက်ကိုယ်စိတ်ကိုယ်ကိုပြန်စော်ကားတယ်လို့ဖြစ်မကောင်းတာတွေကိုထိုင်ပြီးတော့စိတ်ပါလက်ပါကြီးကြည့်နေတာကိုယ့်ကိုယ်ကိုပြန်စော်ကားလိုက်တယ်လို့ပဲဘုန်းကြီးကိုယ်တိုင်ငယ်ငယ်တုန်းကအဲ့လိုခံစားရဘူးတဲ့အဲ့လိုလုပ်ပြနေတာတွေသွားကြည့်တော့အော်ငါ့ကိုသူတို့စော်ကားတော့ငါကြည်ရင်နခံနေတာကိုအဲ့လိုခံစားမိပြီးတော့တော်ပြီငါတော့ဘယ်တော့မှအဲ့လိုမျိုးတွေမကြည့်ဘူးဒီနေ့ဒီကြတာတွေအများကြီးရှိတယ်နော်စက်စက်စက်ပုဂ္ဂိုလ်ကလေးစားမှုတွေကြသွားတာအများကြီးရှိတယ်နော်အဲ့တော့ openness to reality ဒီအမှန်တရားကိုသိဖို့အတွက်ကိုယ့်စိတ်ကိုတကားဖွင့်ထားတာက allows us to be intelligently attuned to life intelligently ဆိုတာဉာဏ်ပါပါနော်အကျဉ်းဆိုတာကကျဉ်းနေတဲ့သဘောပဲเนาะအကျပ်တဲ့သဘောဘဝမှာဖြစ်ပေါ်လာတဲ့ကိစ္စတွေအားလုံးကိုဉာဏ်ပါပါလေးနဲ့နားလည်အောင်ကြည့်ပြီးတော့အကောင်းဆုံးဖြစ်အောင်နေတတ်သွားဖို့နီးလန်းကိုသိတယ်ဒါကြောင့်ဘဝမှာအကောင်းဆုံးနေခြင်းတရားကိုလေ့လာမှဖြစ်တရားကမှသာလျှင် intelligently attuned to life လို့ခေါ်တဲ့ဉာဏ်ပါပါလေးနဲ့ဘဝကိုနေနည်းကိုပြနေတာအခုပတ်ဝန်းကျင်မှာမြင်နေကြတဲ့ television တွေကြော်ညာတွေအမျိုးမျိုးနော် commercial တွေကလူတွေကိုလောဘပူကြီးအောင်လုပ်နေတယ်။ဟောရောင်ရဲမှုတင်းနေမှုဖြစ်အောင်ဘယ်တော့မှသူတို့မလုပ်ဘူး။လူတွေရောင်ရဲသွားရင်ဘာဖြစ်မလဲ။သူတို့တိတ်ကြောက်တယ်ကုမ္ပဏီတွေပိတ်လိုက်ရလိမ့်မယ်။ဟောအဲ့တော့လောဘမကြီးကြီးအောင်သူတို့လုပ်တယ်။ဆက်ပြောလိုက်မယ် and grateful to the wonder of existence တော့တရားကိုသိတဲ့လူဟာ existence ဆိုတာဘဝကိုပြောတာနော်ဘဝရဲ့အာဩဇာတွေကိုမြင်ပြီးတော့သိသိတင်တဲ့စိတ်ဖြစ်တယ်။ဟောအဲ့တော့မနေ့ကလည်းဘုန်းကြီးဟောခဲ့တဲ့မနေ့ကမဟုတ်ဒီနေ့ကဟောခဲ့တဲ့အထက်မှာတစ်ခုပါတယ်။ဘုန်းကြီးငယ်တုန်းကအဲ့လိုစာရီအမျိုးစုံဖတ်တယ်။ဖတ်တော့တစ်ခါလေးမကောင်းတဲ့စာတွေလည်းဖတ်မိအတိတ်ကိုမှားတဲ့စာတွေတွေပေါ့။ဖတ်မိတဲ့အခါမှာဘဝကဘာမှအတိတ်တွေမရှိဘူးလို့အဲ့လိုအတိတ်ခေါ်တွေဖတ်မိတယ်။အဲ့လိုအတိတ်ခေါ်တွေကိုရေးတဲ့ philosopher တွေလည်းရှိတယ်။ကြားဘူးလားမသိဘူး။တကယ်လို့သူစာအုပ်ကိုဖတ်ပြီးတော့သူဆိုင်လောက်လိုက်ကိုကိုကိုတတ်တယ်လိုက်တာအဲ့တော့ဘုံဘုံကလည်းအဲ့ဒီလိုစာအုပ်တွေဖတ်ပြီးတော့ဘုံကြီးကတစ်ခါလေးပြီးပြီးတော့စိတ်ကကြကိုဖြစ်ချင်းလို့မဖြစ်ရတာတွေလည်းတော်တော်များတာအဲ့ဒီမဖြစ်ရတဲ့အချိန်မှာသူ့မိဘနဲ့ပတ်သက်ပြီးတော့လည်းပဲမကျေနပ်ချက်တွေများတယ်အဖေကိုလည်းမကျေနပ်ဘူးအမေကိုလည်းမကျေနပ်ဘူးတစ်ခါလေးကျတော့သူတို့ဘယ်လောက်ထိအောင်စိတ်ဆူလဲဆိုတော့သူတို့ကအိမ်တော်ပြီးတော့ငါ့ကိုမွေပြီးဒုက္ခရောက်အောင်လုပ်တာလေအဲ့လောက်ကြောင်ไปซูล่ะเนาะง่าไม่ม้วยเองก็มาเว้ยเงยๆแล้วก็พุงบัดดีสู่กระโดดมาไม่หลบบัดดีสิดูเนี่ยเปลี่ยวจ๋าเลยเนาะพุงเนี่ยบัดดีตะคามาไม่หลบだแม้ดีนี่တော့ดีเนี่ยတော့ไม่ย่าတော့พุงไม่หลบขึ้นเลยอะเต็นหลบแม้หลูเนี่ยชื่อแล้ว5 August ก็พุงเนี่ยบัดดีพุงไม่หลบขึ้นเลยหลบแม้ตัวชื่อเนี่ยတော့ไม่ตัดไหนหรอกบัดดีบัดดีมาเปลี่ยวมาหรอบัดดีสู่เปลี่ยวเสียมาไม่หลบဒုက္ခများတဲ့လောကကြီးရဲ့ရောက်လာတဲ့နေ့ကြီးမှာငါကတခန်းတနာကြီးလုံနေရဦးမှာလားနော်ဒီလောက်ဒုက္ခများတဲ့လူလောကကြီးတွေရောက်တာနော်ဒီလောက်ဒုက္ခများတဲ့လူဘဝကြီးတွေရောက်လာအောင်ငါ့ကိုလှုပ်တဲ့အမေတွေဖြစ်နေငါဘာလို့ကျေစုတင်နေရမှာလဲနော်ဒါပေမဲ့တရားကိုသဘောပေါက်လာတော့ဩဒီလိုတရားတွေသိခွင့်ရတဲ့ဘဝကိုရလာတာအာတော်တော်ကံကောင်းတာပါလားတော်တော်ကိုဝန်တာတော်တော်ကိုပီတိဖြစ်တယ်နော်ဘုန်းကြီးလိုချင်လို့စူးစားကြလို့ရခဲ့တာတွေအများကြီးရှိပါတယ်။ဘုန်းကြီးရဲ့တင်ကိုစိတ်ကပြင်းတဲ့စိတ်မရှိဘူး။အဲ့ဒါတခုတော့ဟိုပြောတာတော့မဟုတ်ဘူးအမှန်တိုင်းပြောတာ။ဘုန်းကြီးမှငငယ်လေးတည်းကပြင်းတဲ့စိတ်မရှိဘူး။အလုပ်တစ်ခုကိုလုပ်ရမယ်ဆိုမပြိမခင်းလုပ်တယ်မအိပ်မနေလုပ်တယ်။ဒါကြောင့်မလို့လုပ်တဲ့ကိစ္စတော်တော်များများအောင်မြင်တာပဲ။ဒီစီဥစ္စာရှာမယ်ဆိုလဲငငယ်လေးကရှာနိုင်ခဲ့တယ်။တနည်းအားဖြင့်ရေကလေးကပတ်စံကောင်းကောင်းရှာတတ်တယ်။ကြီးလိုက်ရင်ငါတော့တစ်သိချင်းမှာပဲဆိုတာကိုယုံကြည်နေတာ။ပညာဆိုင်လည်းပဲဘယ်ပညာဖြစ်ဖြစ်ငါတတ်ချင်မတတ်နိုင်တဲ့ပညာရဆိုတာမရှိဘူးလို့ယုံကြည်တယ်။မ ငငယ်တော့စိတ်ကူးလောင်ရင်းပြီးတော့ဘယ်လိုတွေးလဲဆိုတော့ရှိသမျှတက္ကသိုလ်ဘွဲ့တွေအကုန်လုံးကုံအောင်ယူလိုက်မယ်ညာဦးလည်းလူကျင်တဲ့စိတ်ရှိကိုကိုကိုယုံကြည်မှုအများကြီးရှိငါတက်ချင်ရင်မတက်နိုင်တဲ့ငါညာမမှီတဲ့ပညာဆိုတာမရှိငါလောက်ချင်ရင်မဖြစ်တဲ့အလုပ်မရှိအဲ့လိုယုံကြည်တာတရားအထုတ်တော့လည်းပဲအဲ့ဒီစိတ်ရှိဒီတရားဟာသဘာဝတရားဆရာဟောထားတဲ့တရားသဘာဝအကြကြနီးမှန်လားမှန်တာအထုတ်မယ်ဖြစ်မသိနိုင်စရာအကြောင်းမရှိအဲ့လိုယုံကြည်တယ်။ဟာဉာဏ်ရှိတဲ့လူသားတယောက်လုံလောက်ဝိရိယရှိတဲ့လူသားတယောက်တရားတရားရှိတဲ့လူသားတယောက်သတိလည်းရှိတဲ့သူသတိကလည်းမွေးယူမယ်သမာဓိကလည်းမွေးယူအဲ့လိုဆိုရင်ဒီဟုတ်ပြရမျက်စိရှိတဲ့လူကမျက်စိဖွင့်ကြည့်လိုက်ရင်မျက်စိရှိမှရှိနေတာမြင်ရမှာပဲ။နော်မျက်စိကန်းနေတာမှမဟုတ်ပဲ။အဲ့တော့အဲ့လိုယုံကြည်ပါလေနော်။အဲ့တော့အဲ့လိုယုံကြည်လို့လောကီကိစ္စတွေတော်တော်များများဘုန်းကြီးကြိုးစားခဲ့တယ်ရခဲ့တယ်။ရတော့ကခဏတော့ပြောတယ်။ခဏလေးရပြောပြီးတော့မပြောတော့။ဘုန်းကြီးအပင်မရှိတော့ဘဲနဲ့ကိုဟာကိုအလုတ်လုတ်ပြီးတော့ကြောင်းတက်ပြီးတော့ဆယ်တန်းအောင်ဖြစ်တယ်။ကြောင်းတော့မှမပြတ်နိုင်ဘူးကြည်ရှင်လည်းမယူနိုင်ဘူး။ကိုစားကိုကြည့်ပြီးဆယ်တန်းမှအောင်ဖြေလိုက်တယ်အောင်လဲ။တက်ကူရောက်တယ်အဲ့ဒီခေတ်ကတော့ RID လို့ခေါ်တယ်။အခုတော့အဲ့ဒီ RID ကြောက်သွားပြီ။နာမည်ပဲကျန်တော့တယ်နော်။အဲ့ဒီဟာလဲတက္ကသိုလ်ကလည်းအင်မတန်ကျေးဇူးဆောဆောတက်ခဲ့တယ်၊ဘွဲ့ရတယ်။ဘွဲ့ရတဲ့ခါကျတော့စိတ်မပြေဘူး။ဒါလောက်နဲ့ပြောစရာမဟုတ်သေးဘူး။ဒီကကြံမိုးရှိတာလေ။အများကြီးရှိသေးတယ်လို့အဲ့လိုစိတ်ကတွေးပြီးတော့အောင်သွားတာ ው တော့အလုပ်တစ်ခုပြီးသွားလို့စိတ်တော့ပေါ့သွားတာပေါ့။မအောင်လို့ရှိရင်အလုပ်တစ်ခုမပြီးသေးလို့ဟိုဘုမရောက်ဒီမရောက်ဒီဖြစ်နေမှာတော့သိုးပါလေ။ဘုန်းကြီးရဲ့တဘောကအလုပ်တစ်ခုကိုစမင်းသုံးအောင်လုံးမှကြိုက်။တဝက်မှရထားရင်မကြိုက်ဘူး။ဒါကြောင့်တက္ကသိုလ်ကျတော့လေ။ဘာကြီးဖြစ်နေဖြစ်နေငါတော့ပွဲရမှာပဲဖြစ်။ပွဲရတဲ့အောင်စင်းထွက်။အမှတ်တွေလည်းအများကြီးရပါလေ။စိတ်လည်းမကျူးစားလိုက်ရပါနဲ့ရတာပဲ။အဲ့ဒါလည်းပဲတရားရဲ့အထောက်ပံ့ကြောင့်ပဲ။တရားထုတ်တော့ဉာဏ်ကြီးကအများကြီးကြည့်တယ်။ကျောင်းကတစ်ခုကိုတစ်ခေါက်နှစ်ခေါက်ဖတ်ရင်လည်းသဘောပေါက်တယ်မှတ်မိ။တော်ရင်လည်းမမိဘူး။ဒါပေမဲ့ဘွဲ့ရတာကြီးတခုနဲ့ပဲကို့ဘုရားအောင်မြင်သွားပြီလို့မခံစားရအောင်အဲ့ဒီချိန်မှာပဲတရားအထုတ်ခြင်းနဲ့စိတ်ကလည်းတော်တော်ကိုပြင်းထန်ပြင်းထန်တော့ဘုန်းကြီးကျောင်းတရားမှာသွားပြီးတော့တရားထုတ်ပထမတော့ကိုရင်ကြီးကိုပြီးတရားထုတ်တာပဲနောက်တော့အလုပ်ကိစ္စတခုပေါ်လာတော့ကိုရင်ကြီးကနေထွက်လိုက်ရပြန်တယ်အဲ့ဒီအလုပ်ကိုပြီးအောင်လုပ်လိုက်ရနောက်တော့ဘယ်လိုတွေးလဲဆိုတော့အလုပ်ကိစ္စဆိုတာကတခုပြီးသွားပြီမဲ့နောက်တစ်ခုကပေါ်ဦးမှာပဲသုံးနိုင်မှာမဟုတ်ပါဘူးဆိုတော့တခါတင်ငန်းပြန်ဝင်လိုက်ပြန်တော့ဘုန်းကြီးဘုရားတခါတင်ငန်းတော့တရားတော်ထုတ်ပြန်ဟောတရားဘုသဘောပေါက်လာတဲ့ခါကျမှလူဘဝနေရတာတော်တော်ပြောလာတယ်ဟောအဲ့တော့တချို့ကထင်မှာပေါ့ဟိုသာမန်လူတွေဟာသူတို့ပူပြောမယ်တရားထုတ်တဲ့လူတွေကမပြောဘူးလို့ထင်ဘုန်းကြီးကတော့တရားထုတ်ပြီးမှပူပြောလာတယ်အဲ့ဒီချိန်ကျမှလူဘဝရတာကိုစိတ်ကိုဝန်တာနော်မနုဿတဘာဝဘုရားလုံးဘောဆိုတဲ့စကားကိုသိကျင်းနေတာလက်ခံတာနော်ဒီလူဖြစ်ကိုရတာဟာအမတန်ရခဲ့တယ်ဆိုတော့တော်တော်ကိုကျင်းနေတာလက်ခံပြီးတော့တရားဝနာခွင့်ရနော်သတ္ဓမသဝနာဘာလဲတော့အတိတုံကသူကရိုးရိုးမဟုတ်အတိဆိုတာပါလေအလုံးအလုံးရဖို့ခဲရင်နော်ဒီကဘာကြီးမှာလူဦးရေ6ဘီလီယံနော်6ဘီလီယံရှိတယ်နော်တကယ်တရားစစ်တရားမှန်ကိုနားရတဲ့လူဟာဘယ်လောက်များများရှိလဲနည်းနည်းတည်းရှိမှာနော်ဒါပေမဲ့နားရုံနဲ့မပြီးသေးဘူးနော်အားထုတ်ဖို့လိုသေးတယ်အားထုတ်ပြီးတော့ကိုယ့်ကိုယ်ဝန်ငံနဲ့သိလာတယ်ဆိုတာကဒါလောကမှာအင်မတန်တန်ဖို့ဖြတ်လို့မရတဲ့အရာတစ်ခုရလိုက်တာပဲအင်မတန်ဝန်တာစရာကောင်းတာအဲ့ဒါလို့တန်ဖို့ရှိတဲ့တရားအပညာကိုရတဲ့ချိန်မှာမိဘတွေကိုကျေးဇူးတင်လိုက်တာအရင်တော့ငါ့ကိုဒုက္ခရောက်အောင်မွေးပေးလိုက်တာဆိုပြီးတော့သူတို့စိတ်ဆိုးနေတာနော်အဲတရားကိုသိလာတော့ဩသူတို့မွေးပေးတဲ့လူငါချီလိုက်အင်္ဂါလည်းပြည့်စုံတယ်အပညာလည်းကောင်းကောင်းမမွေးလို့မွေးပေးလိုက်တာနော်အပညာဘာမှမချွတ်တယ်ဘူးစိတ်ဓာတ်လည်းပဲလုံလဝရိယရှိရသူဖြစ်အောင်သူတို့လေ့ကျင့်ပေးခဲ့ဘုန်းကြီးအဖေကလုံလဝရိယအမြဲတမ်းကြည့်တယ်မနေ့လေးနိုင်ဆိုထားလေးနိုင်ထားပြီးတော့တအိမ်လုံးကိုနှိုးတော့ဘုရားငယ်လေးတွေလေးနိုင်ဆိုအရာထားအဲ့ဒီချင်းအခုချင်းဒီပါလေးနိုင်ဆိုရင်အလမ်းသေးစရာမလိုဘူးလေးနိုင်ထိုးရင်ခါဟုတ် အဲ့ဒါအိတ်ကျင်လေးလည်းသူပြန်အိတ်မပြောတော့မရဘူးလုံလဝရိယရှိအောင်လက်ကျင်ပေးခဲ့ပြင်းတယ်ဆိုတာကိုလုံးဝလက်မခံဘူးဘုန်းကြီးအဖေပြောတဲ့စကားဟုတ်တစ်ခုရှိတယ်နွားဆိုတာကတဲ့နောက်ကနေနှင်နာနဲ့ငကန်နဲ့တို့နေမှသွားတယ်တဲ့မတို့လို့ရှိမသွားတော့အဲ့တော့ခိုင်းနေမှလှုပ်လို့ရှိရင်တဲ့နွားပဲတဲ့မခိုင်းမနဲ့လုံးမှသူကကြိုက်တယ်အဲ့တော့ဘုန်းကြီးတို့စိတ်ချမှာငငယ်လေးကမခိုင်းမနဲ့လုတ်ချင်တဲ့စိတ်ကရလာအဲ့ဒါတွေကစပြန်တွေးကြည့်တော့ဘုန်းကြီးအဖေကိုဘုန်းကြီးကတိတ်ကြည့်ကြည့်တယ်သူဘုန်းကြီးကိုပစ္စည်းဥစ္စာအမွေကြပြားမှမပေးရဲ့ဒါပေမဲ့အဲ့ဒီစိတ်ဓာတ်ကလေးအမွေပေးရဲ့ပြီးတော့ဘုန်းကြီးအဖေကအလုံးအလုံးယူတာတဲ့ကြီးဖြစ်တယ်ဒိဏညာတာခိုးတာလှည့်စားတာလုံးဝမရှိဘုန်းကြီးအဖေနဲ့ပတ်သက်ပြီးပြန်တွေးမိတိုင်းဘုန်းကြီးစိတ်ထဲမှာသူ့ကိုဖြစ်တဲ့စိတ်လေးစားတဲ့စိတ်ဖြစ်တာပါအဲ့ဒီသူ့ရဲ့ယူတာမှုတစ်ခုပါဒီတော့အင်မတန်တနာချက်သူ့တနာအောင်လာပြီးပြေးလိုက်တာလာပြောရင်ပြေးတာအဲ့လိုသူ့တနာအောင်လာပြောပြီးသူ့စီကလိန်ညာလို့ယူသွားကြတဲ့လူတွေကအင်မတန်များအဲ့တော့လည်းသူကသိရတဲ့ခန္ဓာဘုန်းကြီးတော်ငယ်တုန်းကတွေ့တယ်ငါ့ဖေကတော်တော်မိုက်တာတစ်ခါခိုင်းတော့ပေါ့စိတ်တနာတဲ့အခုမှပြန်တွေ့ပြီးတော့ဩငါ့ဖေကမေတ္တာကရုဏာတော်တော်ကြီးတဲ့သူပဲသူ့ကိုပြတော့ချစ်ပြတော့လေးစားတယ်နော်အဲတရားကိုသိလာတဲ့အခါကျတော့အရင်တော့ကပြည့်စုံမတင်ခဲ့တဲ့မိဘကိုပြည့်စုံတင်လာတယ်။ဟော။အဲဒါလည်းမကသေးဘူး။ညက်တော့ဘုရားကိုအလုံးအလုံးပြည့်စုံတယ်။ဟော။ဘုရားဆိုတာကိုသိခဲ့အာယုံပြည့်လိုက်တဲ့နေ့တွေနဲ့သိခဲ့မှပီတိတွေပြည့်ပြီးတော့တစ်ခါလေညင်ကြီးတွေကြားလာတယ်။တစ်ခါလေသိနေထားတယ်။အခုပြောရအောင်ချက်တင်ထားတယ်။ဟော။သိပြည့်စုံကြည့်ပါလား။ဒီလိုမှန်ကန်တဲ့တရားကိုပြောပြနိုင်တဲ့ပုဂ္ဂိုလ်မရှိပါဘူး။ကောင်းတာတွေကိုပြောခဲ့တဲ့သူခေါ်ခဲ့တဲ့သူရေးခဲ့တဲ့သူတွေအများကြီးရှိပါတယ်။ဘုန်းကြီးအမြန်လေးစားပါ။ဒါပေမဲ့ဒီလောက်ယူပြီးတော့ simple ဖြစ်ပြီးတော့ဒီလောက်နည်းနည်းတင်မိတဲ့တရားသဘောတွေကိုပြောခဲ့တဲ့ပုဂ္ဂိုလ်ခေါ်ခဲ့တဲ့ပုဂ္ဂိုလ်တင်ပေးခဲ့တဲ့ပုဂ္ဂိုလ်ကတရားတစ်စုပဲရှိတယ်။မြတ်စွာဘုရားတပါးလို့ရှိတယ်။မြတ်စွာဘုရားကမပြောခဲ့မခေါ်ခဲ့ဘဲနဲ့လမ်းစာမပေးခဲ့လို့ရှိဘူး။ဒါလိုနည်းနဲ့မှဒီလောက်နည်းနည်းတင်မိတဲ့ဒီဘောနံဘောတွေရဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကြီးတို့မှာကိုသိနိုင်မှာမြင်နိုင်မှာမဟုတ်ဘူးအကျမ်းစာတော့သိကြပါတယ်ဘယ်ဘာသာတရားမှမသိဘူးမမြဲဘူးဆိုတာပြောကြတာအခြားဘာသာတရားတွေမှာလည်းပဲဒုက္ခပဲဆိုတာပြောကြတာပဲဒါပေမဲ့အနတ္တဆိုတာကိုဘယ်ဘာသာတရားမှမမပြောဘူးအနတ္တဆရာဆိုတာဘုရားဘာသာတရားမှာပဲကြားရတယ်ဒါပေမဲ့တခြားဘာသာတရားတွေမှာပြောတဲ့အနိစ္စဒုက္ခတော့မှအပေါ်ယံအကျမ်းစာအနိစ္စဒုက္ခပဲဖြစ်တယ်တကယ်တိမ်မွေ့နေတဲ့အနိစ္စဒုက္ခမဟုတ်ဘူးအဲ့တော့ဒီလိုအမတန်တင်မွေးတဲ့အနိစ္စဒုက္ခအနတ္တသဘောတွေသိခွင့်ရလိုက်တဲ့ဘဝကိုရတာအလုံးအလုံးကျင့်ရပြီးတော့ဘုရားကလည်းတိတ်ကြီးကြီးတယ်ဒါနဲ့မကသေးဘူးဒီတရားတွေမပြောင်းမပြတ်အောင်ထင်းသိမ်းခဲ့တဲ့တန်ခါတော်တွေအလုံးအလုံးကြီးကြီးတယ်ဘုန်းကြီးကိုအလုံးကြီးကြီးတခွန်းကြီးကြီးပြီးအောင်တတ်အောင်တင်ပေးခဲ့တဲ့ဆရာတော်တွေတိတ်ကြီးကြီးတယ်ဘုန်းကြီးကိုဖတ်တဲ့တရားစာအုပ်တွေရေးခဲ့တဲ့ဆရာတော်တွေအခုတော့မရှိတော့လုံးခဲ့နှစ်ပေါင်းညာနဲ့ကြည့်လို့ကြာခဲ့ပြီဆရာတော်ကြီးတွေရေးခဲ့တာဒီစာတွေဖတ်ရတဲ့အခါသိကျစုတင်တယ်အခုရှိနေသေးတဲ့ဆရာတော်တွေရဲ့တရားစာပေတွေလည်းဖတ်ရတယ်ဟောတာတွေလည်းဒီခေတ်ကကျက်ဆက်တွေသိခွေတွေရှိတော့အတန်ကိုပါကြားရနာရတယ်အင်မတန်ကျစုတင်တာတော့တရားကိုသိလာတဲ့အခါကျမှကျစုတင်တတ်တဲ့စိတ်ကဟိုဖြစ်လာတယ်ဒါတွေမကသေးဘူးကိုယ့်ကိုယ်ပါကျစုတင်ကိုယ့်ဘဝကိုပါကိုယ်ကျစုတင်ဘဝမှာကြုံတွေ့နေရတဲ့လောကဓာတ်တရားတွေကိုပါကျစုတင်ဒီလိုလောကဓာတ်တရားတွေကိုကြုံရလို့သာပို့ပြီးတော့ကျူးစားခြင်းနဲ့စိတ်လေးတွေဖြစ်လာတာ။ဘဝကအကြီးငယ်တွေကစိတ်လွယ်လွန်းနေလူတရရတဲ့ဘဝမျိုးဖြစ်နေတယ်ဖြစ်။ဒါတော့ကျူးစားမှာမဟုတ်ပါဘူး။အဲ့တော့ဘုန်းကြီးကဘယ်လိုထပ်သွေးမိလဲဆိုတော့ဘာမှမလုပ်ကနဲ့အလကားရနေတဲ့လူတွေပြီးတော့သနာလိုက်တာ။သူတို့ဘာမှမလုပ်ကနဲ့အလကားရနေတယ်။သူတို့ဒုက္ခဘယ်လောက်ကြီးတယ်ဆိုတော့သူတို့မသိဘူး။သူတို့ဘာတွေဆုံးရှုံးနေတယ်ဆိုတော့သူတို့မသိဘူး။မနာလိုတဲ့စိတ်မဖြစ်ဘူး။သနာနဲ့စိတ်ဖြစ်သူတို့အင်တန်ကြီးမားတဲ့တုံ့ချုံမှုတစ်ခုကိုကြုံတွေ့နေရတယ်အဲဒါကြောင့်ဒီအမှန်တရားကိုသိလို့ရှိရင် depression မဖြစ်တော့ဘူးကြောင့်ဘုန်းကြီးမှ depression မဖြစ်တော့ငငယ်တော့ကနည်းနည်းတော့ဖြစ်ခဲ့ပါတယ်အဲတော့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂါကအခုဖြစ်မှာအင်တန်များနေပါတယ်အဲ့ဒီယောဂါပျောက်ခြင်းတရားအထုတ်တဲ့နည်းဟာအကောင်းဆုံးနည်းသေးတော့တာခဏတက်တာပဲ အပျော်ပါနဲ့ခဏဖုံးရင်ခဏပဲရမယ်နောက်တစ်ချိန်မှာအဲ့ဒီအပျော်ပါတောင်းမှကိုဘယ်လို့မှပြောင်းလို့လို့မရတော့ဘူး depression တကယ်ဖြစ်တဲ့ဒီမိုင်းတက်ပါဘယ်လိုပြောလဲဆိုတော့ပြောင်းမလားဆိုတော့ဗီဒီယိုထိုင်ကြည့်နေတာဗျာတဲ့မျက်စိကသာဗီဒီယိုကြည့်နေတာစိတ်ကဘယ်ရောက်နေလဲမသိဘူးဘာပြနေလဲဆိုတော့တပြီတော့မသိတော့ဘူးဒီစိတ်ကဘယ်လောက်ထိလွင့်နေလဲဆိုတာသိဘူးနော်သတိသမာဓိကလုံးဝမရှိတော့ဘူးအဲ့တော့သူ့ကိုဘယ်ဟာအရာကမှပြောင်းလို့ပြီလို့မရတော့ဘူးတက်ပြောရမယ်နော် it is the basis of sanity and well-being အဲ့ဒီအမှန်တရားကိုသိတာဟာ basis of sanity တဲ့ sanity ဆိုတာမယူတာကို sanity လို့ခေါ်တယ်နော် insanity ဆိုတာကယူတာနော်အဲ့တော့မယူဖို့အတွက်အခြေခံအရေးကြီးတဲ့ချက်ကဘာလဲဆိုတော့အမှန်တရားကိုသိအမှန်တရားကိုသိရင်မယူတော့အဲ့ဒါကြောင့်ဒီလက္ခဏာ၄ပါးသာအခြေခံအကြဆုံးဖြစ်ပါတော့နော်မဉ္ဇဉ်ပူဉ္ဇဉ်ကတော့အတိအကျပြောတာဆက်ပြီးရပေါင်းပါပါပဲသို့တော့ဒီလက္ခဏာကြီး၃ပါးကမှတကယ်မသိသေးဘူးဆိုရင်နည်းနည်းတော့ယူနေသေးတယ်အဲ့ဒါဘုန်းကြီးပြောတာမဟုတ်ဘူးနော်ဆရာဟောတော့မှရှိတယ်နော်ဘယ်လိုလဲတော့ဥထုဇနောမတ္တကောဟောဥထုဇနောဟိဥမတ္တကောဥမတ္တကောကအဲ့လိုပြောရင်ကိုမှန်နော်ဥဒ္ဓိရှင်တွေကအယူတွေပါပဲနော်အဲ့တော့တရားကိုနည်းနည်းလေးမှမသိသေးရင်တော့နည်းနည်းတော့ယူနေသေးတယ်စိတ်တော့မစိုးကြပါနဲ့နော်တဲ့တဲ့ကြီးပြောလိုက်တာဘုန်းကြီးပြောတာမဟုတ်ပါဘူးဘုရားဟောတာပါအဲ့တော့တရားကိုသိဖို့ဆိုတာဟာယူတာပြောက်ဖို့အတွက်အရေးကြီးဆုံးဖြစ်တယ် This is of sanity and well-being well-being ဆိုတာပါလေသိချမ်းတာကိုချမ်းတာနေရတာ well-being လို့ပြောတာ။နော်အဲ့တော့သိချမ်းတာကိုချမ်းတာနေရဖို့ဆိုတာဟာတရားကိုသိမှဖြစ်မယ်။နော်အဲ့တော့ဒါကိုငင်းငယ်ရရကလေးကအေးလေးနဲ့နဲ့သဘောပေါက်ပြီးတော့ငင်းငယ်တက်ကလုံရင်ကောင်းတယ်။ငင်းငယ်တက်ကလုံမိတဲ့ကောင်းတဲ့အလေးချင်းဟာကြီးတဲ့ကြောင်ဆွဲသွားရတယ်။နော်ကြီးမှလုံရင်နည်းနည်းတော့ဖြစ်တယ်။ရတော့ရပါတယ်ဒါပေမဲ့နည်းနည်းတော့ဖြစ်တယ်။ငင်းရတော့ရင်ကိုကောင်းတယ်
Depression is a symptom that arises when we cannot feel the goodness and aliveness of our heart.
Goodness ဆိုတာကောင်းတာကြီးပြောတာနော်။လူတိုင်းရဲ့စိတ်မှာမြစ်တာဆိုအခြေခံအဖြစ်ရှိနေတယ်နော်။ကရုဏာလည်းရှိနေတာပေါ့နော်။ကိုရင်းစာတရားတွေဆိုလည်းရှိတာပေါ့နော်။မုဒိတာဆိုတာလည်းရှိတာပဲ။အများအချင်းချင်းနေတယ်၊ချမ်းသာနေတယ်၊ကြော်နေတယ်ဆိုရင်ဟုတ်တယ်နော်သူစိတ်ခါလဲရှိတာပဲဆိုတော့ဒီဒေမဆိုတရားလေးပါဆိုတာကလူတွေရဲ့ပင်ကိုယ်ဓာတ်ခံအရှိတရားတွေပေါ့နော်ကောင်းတာကိုလုပ်ခြင်းနဲ့စိတ်ကုသိုလ်ကောင်းမှုတွေကိုလုပ်ခြင်းနဲ့စိတ်လူတွေမှာရှိတယ်သီလကိုစောင့်ခင်းခြင်းနဲ့စိတ်လည်းလူတွေမှာရှိတာပဲအဲဒီစိတ်ကိုတည်ငြိမ်အောင်အေးချမ်းအောင်လုပ်ခြင်းနဲ့စိတ်လူတိုင်းမှာရှိအမှန်တရားကိုတည်ခြင်းနဲ့စိတ်လည်းပဲရှိလွတ်လပ်မှုကိုလုပ်ခြင်းနဲ့စိတ်လည်းရှိတယ်နော်အဲ့တော့အနိုင်ဆုံးလလမှုတစ်ခုကိုဥပမာအဖြစ်ပြောကြပါစို့။ဘုန်းကြီးငယ်တုန်းကကိုယ်ကိုယ်အလုပ်တရားလုပ်လို့ပြောရင်မကြိုက်ဘူး။မကြိုက်တော့ဘုန်းကြီးကဘယ်လိုလုပ်ရလဲဆိုတော့လုပ်ပါလို့တစ်ခါပြောထားရင်နောက်တစ်ခါအပြောကိုမခံတော့မပြောခင်ပြီးအောင်လုပ်ထားလိုက်။နောက်တစ်ခါပြောတာခံရရင်ကိုပဲအဲ့ဒါကိုယ့်ရဲ့လလမှုဆုံးရှုံးတယ်လို့ပဲဖြစ်နေတာနော်။အဲ့ဒါကြောင့်ဘုန်းကြီးကိုဘုန်းကြီးရဲ့မိဘတွေကစာကျက်လို့ဘယ်တော့မှမပြောရ။အဲ့ဒါပြောနေလို့မလို့ကံကျလို့ပြောရင်ကိုစိတ်ဆိုးတာ။ဒါပြောနေဖို့မလို့ကို့အလုပ်ကိုကြည့်ကို့အကူလုပ်ပြီးသားဖြစ်နေတာ။အဲ့လိုစိတ်ညှိထားတာနော်။အဲ့တော့ဘုန်းကြီးရဲ့တင်ကိုယ်တဘာဝကလွတ်လပ်မှုကိုအင်မတန်ကြိုက်တယ်။လွတ်လပ်မှုအမျိုးမျိုးရှိတယ်နော်။ကို့အောက်ဆုံးအဆင့်လွတ်လပ်မှုကနေအမြင့်ဆုံးအဆင့်လွတ်လပ်မှုဒီကြားထဲမှာအဆင့်တွေအများကြီးပဲလက်ကလေးတွေလို့ပေါ့။နော်အဖြစ်ပေါင်း100လောက်ရှိတယ်လည်းရှိတယ်။အမြင့်ဆုံးလွတ်လပ်မှုကပါလေအရဟတမေယျနော်သရုတ်ထမေရသွားရင်ဒါအမြင့်ဆုံးလွတ်လပ်မှုအဲအဲ့ဒီအောက်မှာအရှင်းရှင်းအရှင်းရှင်းလွတ်လပ်မှုရှိတာမှာပထမဆုံးဘုန်းကြီးနားလည်လက်တဲ့လွတ်လပ်မှုကဘာလဲဆိုတော့လှုပ်တဲ့လေခြင်းရင်လှုပ်တဲ့လေလို့သဘောပေါက်ရင်ကိုယ်သဘောနဲ့ကိုယ်လှုပ်ပါကိုယ်သဘောနဲ့ကိုယ်လှုပ်တယ်ဆိုတာလွတ်လပ်နော်သူများသဘောနဲ့လှုပ်တာဆိုရင်မလွတ်လပ်ဘူးအဲ့ဒီသဘောထားကိုဘုန်းကြီးကသိတဲ့ ဒါကြောင့်ကိုယ့်ဟာနဲ့ကိုစဉ်းစားပြီးတော့လှုပ်တင်နေဆိုရင်ခိုင်းတာမဆောင်ဘူးပြောတာပေါ့လှုပ်လိုက်တာเนาะအဲ့လိုနဲ့တဖြည်းဖြည်းတရားထုတ်လာတဲ့ခါကျတော့လွတ်လပ်ခြင်းတဲ့စိတ်ကကြာလေကြီးလေကြာလေကြီးလေဖြစ်လာစိတ်ကလေးနည်းနည်းလေးညင်လာတာနဲ့တကယ်နဲ့နည်းနည်းလွတ်လပ်တယ်ဆိုတော့ခံစားရတယ်တတိလေးနည်းနည်းရှိလာတာနဲ့လွတ်လပ်တယ်ဆိုတော့ခံစားရလောဘဖြစ်နေလောဘဖြစ်နေတယ်လို့သိနေရင်လည်းပဲနည်းနည်းလွတ်လပ်ပြီးခံစားရတယ်မသိလို့ရှိရင် तू ကကိုယ်ကိုသွားမှုသွားတယ်သိနေရင် तू ကိုဘေးမှာဖယ်ထားလို့ရတယ်နော်ဥပမာလွတ်လပ်လိုချင်တဲ့စိတ်လောဘစိတ်ကဟိုမှာဖြစ်နေတာလို့အဲ့လိုသဘောထားလိုက်နော်ငါနဲ့အဝေးကြီးလို့သဘောထားလိုက်တာကိုယ်လာတော့ဝင်ပူးလို့မရသူ့နေရာမှာသူရှိလိုချင်တဲ့လောဘစိတ်ကအဲ့ဒါကိုထိုင်ကြည့်တော့ဒီတမျိုးတော့လွတ်လပ်မှုရှိနေတယ်လို့ခံစားရနော်အကြောင်းဘုံကြီးခဏခဏပြောတယ်သိနေတာကိုကလွတ်လပ်မှုတမျိုးပါမသိတာကမလွတ်လပ်တာပဲတော့လွတ်လပ်မှုကိုအင်မတန်ကြိုက်တဲ့စိတ်ရှိနေတော့ဘုံကြီးကသိနေတယ်ဆိုတော့အဲ့ဒီစိတ်သဘောကျအဲ့ဒါကိုအမြဲတမ်းထိန်းသိမ်းထားတာမသိတဲ့စိတ်မေ့တဲ့စိတ်ဖြစ်သွားရင်မမြန်တိထားတော့ပြန်လို့သူ့သိအောင်ထိန်းသိမ်းတော့နော်အဲ့လိုနဲ့ပဲလိလာတော့နေလာရင်းနဲ့ပဲသတိသမားတိကတိတိပူကောင်းလာတဲ့ခါမှာခန္ဓာမှာဘယ်နေရာမှာပါလို့ဖြစ်နေဖြစ်နေသတိထားကြည့်လိုက်ရင်ရှင်းနေအောင်မြင်ရသတိသမားတိကောင်းလာရင်ရှင်းမြင်ရတာသိရှင်းဒါကြောင့်ဘုရားဟောပါဠိတော်မှာလည်းရှိပါတယ်အထက်ကလာတဲ့မှာရှိနော်သမာဟိတောယထာဘုတံပဇာနာတိရှင်းငြိမ်တဲ့သူဟာအမှန်တမ်းမြင်တယ်ဒါတိသမารိကောင်းလို့ရှိရင်အမှန်ကိုမြင်ရတယ်နော်အဲ့တော့လွတ်လပ်မှုအစဉ်အဆက်ကြီးတဖြည်းဖြည်းပို့ပြီးတော့ရလာအောင်ဆိုတော့ဘုန်းကြီးအများကြီးကြိုးစားတယ်အဲ့ဒီခိုင်းတာကိုမလုပ်ချင်တဲ့စိတ်နဲ့လွတ်လပ်မှုကိုလိုချင်တဲ့စိတ်ကြောင့်ပဲဘုန်းကြီးကဘုန်းကြီးဖြစ်သွားတယ်သူများခိုင်းတာဆိုစိတ်မလုပ်ဘူးစိတ်လွတ်လပ်ချင်အဲ့ဒါကြောင့်ပဲမခိုင်းရတဲ့ဘဝကိုရွေးလိုက်တာပေါ့နော်။တ냐အခိုင်းမခိုင်းရတဲ့ဘဝကိုရွေးလိုက်တာ။ဘုန်းကြီးဘယ်သူမှဘာမှခိုင်းလို့မရအောင်။ဒါပေမဲ့သွန်စားကြွပါဆိုရင်တော့ကြွရတယ်။အဲ့ဒါတော့မစားရရင်ဘယ်လိုမဖြစ်ဘူး။နော်။အဲ့တော့အဲ့ဒါလို့စိတ်ချမ်းသာကိုချမ်းသာနေခြင်းလေဆိုရင်အ ਨੇ ဆုံးတော့တတိယနေတဲ့အချိန်လုံးမကူဖြစ်။အဲ့ဒါကတော့မလုပ်လို့မဖြစ်ဘူး။နော်။တော့ကိုယ်စိတ်ထဲမှာတောင်းတဲ့မုံမြတ်တဲ့မြင့်မြတ်တဲ့စိတ်ထားတွေရှိနေတယ်ဆိုတာသိဖို့လည်းနေတယ်အဲ့ဒါဖြစ်နေတော့မှခံစားဖို့လည်းလို့နော်ခုမှတရားကိုချစ်နေတဲ့ကောင်ကအဲ့ဒီချစ်တဲ့စိတ်လေးကိုပြန်ကြည့်သားမှာတော်တော်ရတာရှိတာကိုယ်စိတ်ကလေးကိုပြန်ကြည့်တာနော်ချစ်တဲ့စိတ်ကလေးဖြစ်နေတာလေးကိုပြန်ကြည့်နေတာဒီစိတ်လေးကကောင်းလိုက်တာနော်တရားကိုဒုက္ခပေးခြင်းတဲ့စိတ်ချစ်စည်းအောင်လုပ်ခြင်းတဲ့စိတ်မုန်းခြင်းတဲ့စိတ်ရှင်ရကောနောက်ဆုံးကိုယ်ကိုပြောမှစင်ကိုယ်ကိုယ်ကသူ့ဒုက္ခမပေးဘူးเนาะဒါမသိတဲ့မှာတော့အဲ့လူမငန်သိရင်အေးတာပဲအဲ့လိုတွေးနေတယ်ဆိုတော့အဲ့တွေးတဲ့စိတ်ကိုပြန်ကြည့်စမ်းပါမကောင်းဘူးเนาะအဲ့စိတ်ကိုကြောက်ရလက်မခံဘူးတော့ကောင်းတဲ့စိတ်လေးဖြစ်နေရင်အဲ့စိတ်လေးကိုမွေးထားကြည့်အဲ့ကောင်းတဲ့စိတ်လေးဖြစ်တဲ့ခါမှာကိုယ့်ရဲ့ goodness ပဲเนาะငါစိတ်ထဲမှာမေတ္တာစိတ်လေးဖြစ်နေတယ်အဲ့ဒါကိုယ်ကကိုယ့်ကိုယ်ပို့ပြီးတော့ဒီသာမှုရှိဖို့ဖြစ်ဖို့အတွက်အကြောင်းတစ်ခုဖြစ်ကရုဏာစိတ်ဖြစ်တယ်ဒီလိုမှဒုက္ခကြံနေတဲ့ခါမှာကိုရှိတယ်လေနည်းနည်းဖြစ်ဖြစ်ပေးခြင်းနဲ့ရှင်ရင်းခြင်းနဲ့ပြောပြခြင်းနဲ့သင်ပေးခြင်းသူ့အတွက်အစဉ်ကြေသွားအောင်လုပ်ပေးခြင်းနဲ့အဲ့လိုစိတ်လေးဖြစ်တဲ့ခါမှာပျော်တယ်ခြင်းနဲ့နော်ဘုန်းကြီးဆိုရင်ဥပမာဆိုတော့အနည်းဆုံးဥပမာပြောမယ်ဆိုရင်နော်ညနေနေကြောင်းဝင်သွားပြီးတော့စဖတ်ပြညနေနေတဲ့ကလေးတွေကသူတို့ကပုံနှိပ်စလုံးကိုဖတ်လို့မရဖတ်လို့မရတော့ဘုန်းကြီးကသွားပြီးသူတို့စဖတ်ပြသူတို့စာဖတ်ပြရတာဘုန်းကြီးသိကြော်လာတယ်။မဖတ်ပြရတော့သူတို့ကထိုင်နှားထောင်သူတို့တခုခုတော့သဘောပေါက်သွားတယ်။ဟုတ်သူတို့ဘုံမှာကရုဏာလည်းဖြစ်တယ်၊မိကြာလည်းဖြစ်တယ်နော်။အထင်ပြရတယ်စားနဲ့အဝေးကြီးတွားရတာ။ဘုန်းကြီးနေတဲ့နေရာနဲ့အဲ့ဒီနေ့ရှင်းနေနိုင်ငံနေနေကြောင်းနေအဝေးကြီးပဲ။အဲ့ဒါကိုအထင်ယူပြီးတော့ကားနဲ့တွားပြီးတော့စီစဉ်ပြီးတော့အဲ့မှာတွားပြီးသူတို့စာဖတ်ပြရတယ်။အဲ့လိုဖတ်ပြရတာပြောလိုက်တာ။ငါကောင်းတာတခုကိုလုပ်နေတယ်။ဟုတ်တကယ်လိုအပ်နေတဲ့လူတွေအတွက်သူတို့ရဲ့လိုအပ်ချက်လေးကိုငါနည်းနည်းလေးဖြည့်ပေးလိုက်ပြီ။ငါကြောင့်သူတို့တစ်ခုခုတော့သူ့သွားပြီ။ဟာသိကြော်တယ်။အခုလည်းအဲ့ဒါပြောနေတာ။သိကြော်နေတာပြောပြနေရတာပြောတယ်။အဲ့တော့ကိုယ်မှာရှိတဲ့ကောင်းတဲ့စိတ်နေသဘောထားလေးတွေကိုအသက်ဝင်နေအောင်လုပ်ရမှာနော်။ ရှိတော့ရှိနေတယ်ဒီခါလေးတို့ကအိပ်ပျော်နေမေတ္တာလည်းအိပ်ပျော်နေကရုဏာလည်းအိပ်ပျော်နေကိုယ့်အကူတောကတွေများပြီးတော့ကိုယ်ကမကျင်းနဲ့ဒီဟာမကျင်းနဲ့ဒေါသတွေဖြစ်နေစိတ်တိုးတဲ့စိတ်တွေဖြစ်နေတာနဲ့ပဲနေသွားနေရတဲ့လူတွေကမေတ္တာကအသက်မဝင်ဘူးကရုဏာအသက်မဝင်ဘူးနော်မုဒိတာလည်းအသက်ဝင်မလာဘူးသတိသမားတွေလည်းမဖြစ်လာဘူးမဖြစ်လာတော့ goodness ဆိုတဲ့သဘောနော်ကောင်းမွန်တဲ့စိတ်မုန်းမြဲတဲ့စိတ်ကကြောက်နေတယ်ကြောက်နေဆိုတာမရှိရဘူးပြောတာမဟုတ်နော်ဒီတစ်ခုအသိဉာဏ်လုံးပြီးတော့ရှားလို့မရတဲ့ခါကြောက်နေလို့ပြောတယ်နော်။နောက်တေချာရှားတော့လည်းပြန်တွေးတာ။အဲ့လိုပဲမေတ္တာကရုဏာတွေကအသိဉာဏ်လုံးပြီးတော့ပြောက်။ဘယ်ရောက်နေလဲမသိ။အဲ့ဒီမေတ္တာကရုဏာတွေကိုအသက်ဝင်လာအောင်လုပ်ရမယ်။သတိသမာဓိတို့ဉာဏ်ပညာတို့ကိုအသက်ဝင်လာအောင်သူ့လက်ကျင့်ပြုစုပြုထောင်ပေးရမယ်။အဲ့လိုလက်ကျင့်ပြုစုပြုထောင်ပေးလိုက်လို့ရသွားပြီဆိုရင်အော်ငါစိတ်ထဲမှာအင်မတန်မုံမြတ်တဲ့သဘောတွေအင်မတန်မြင့်မြတ်တဲ့သဘောတွေစိတ်ထားတွေအသိဉာဏ်တွေရှိနေတယ်ပါလားဆိုတော့သိသိတယ်မကြောက်နော်ဒီစီဥစ္စာရှိသမျှအကုန်လုံးမိလောင်လို့ပဲကုံသွားကုံသွားမင်းငင်လှုပ်လို့ပဲအိမ်ကြီးကပြူသွားပြူသွားအတက်မတည်သေးရင်ကျင်းတတ်နော်ဒါရီကပြန်ချင်ရင်ရပါဘူးမတည်သေးရင်တော်ပြီအတက်မတည်တာကိုပဲကျင်းတတ်နော်ဘာလို့ဆိုတော့လုံနိုင်သေးတယ်ကောင်းတာတွေလုံနိုင်သေးတယ်ကျန်တာတွေအကုန်လုံးကိုအဆုံးရှုံးခံနိုင်တယ်။ဟော။ကျဆမ်းမရှိ
Having lost touch with their own basic goodness, they become convinced that they or the world are basically there.
အချို့လူတွေကကိုယ့်စိတ်ထဲမှာမေတ္တာဖြစ်ပေါ်မလာဘူး။ကရုဏာလည်းဖြစ်မလာဘူး။မုဒိတာလည်းဖြစ်မလာဘူး။သတိတမာရီလည်းဖြစ်မလာဘူး။အချို့အဲ့လိုလူတွေရှိတယ်
နော်
ကြားတော့ကြားပါဘာမှကြည့်အဲ့လိုရှိတဲ့လူတွေကဘယ်လိုပြောတာလဲဆိုတော့သလောကလုံးမကောင်းနားလည်းမကောင်းဘူးအဲ့လိုလူရှိကိုယ့်ကိုယ်ကိုလည်းမကြည့်ဘူးသူ့မှလည်းမကြည့်ဘူးတဲ့အသေးစိတ်ပြောရမယ်ဆိုရင်တော့အဲ့ဒီလူတွေကိုယ်ကြီးကိုယ်တိုင်ရင်းမြစ်နဲ့ကြည့်ပြီးတော့သိခဲ့ပြောခဲ့ဆိုခဲ့တဲ့လူတွေမို့လို့သူတို့ကြောင့်ဘုန်းကြီးကိုယ်လုံးကြည့်တချို့လည်းပဲတရားထုံးရင်းနဲ့တော့မေတ္တာကရုဏာတွေလည်းဖြစ်လာတယ်တရားတွေလည်းသဘောပေါက်လာလို့အဲ့ဒီစိတ်ထားတွေပြောက်သွားတယ်လည်းရှိပါတော့เนาะအဲ့တော့ငါလည်းမကောင်းဘူးတလောကလုံးမကောင်းဘူးလို့တွေးရင် depression ဖြစ်တာလေဒါကြောင့်ကိုယ်စိတ်ထဲမှာရှိတဲ့ကောင်းတာလေးတွေကိုရှာကြည့်ပါမကောင်းတာလည်းပဲမရှိဘူးလို့မဆိုလို့ဘူးเนาะရှိတော့ရှိပါဒါပေမဲ့ကောင်းတာတွေလည်းအများကြီးရှိပါအဲ့ဒီကောင်းတာလေးတွေကိုကိုယ်ကောင်းလာအောင်တစ်နေ့လောက်ကြိုးစားပါသူများကိုကြည့်ရင်လည်းပဲကောင်းတာလေးတွေရှာကြည့်လိုက်ပါဟောသူကဘယ်နေရာလေးမှာကောင်းတယ်သူရဲ့ကောင်းကွက်ကလေးတွေမြင်အောင်ကြည့်ပါ။ဟိုအစိုးရမရှိလို့လားဆိုတော့မဟုတ်ပါဘူး။အစိုးရလည်းရှိပါရဲ့။နော်ကြည့်တတ်ရင်မြင်ပါတယ်။ကြာကြာပေါင်းရင်တော့အကုန်လုံးမြင်တော့မှာပဲ။နော်။အဲဒါကြောင့်ဒီလူတွေကငါနဲ့ကြာကြာပေါင်းရင်ငါအကြောင်းအကုန်ပြီးမှကြောက်လို့ဆိုပြီးဘယ်သူမှမပေါင်းတော့။အဲလိုလူတကယ်ရှိတယ်။ကြာကြာပေါင်းရင်ငါအကြောင်းပြီးသွားရင်ငါ့ကိုချစ်မှာမဟုတ်တော့ဘူး။အဲတော့ကိုယ်ကြောင်းပြီးတော့မှကြောက်တာနဲ့ပဲမပေါင်းတော့။အဲလိုဆိုလည်းပဲအကြည့်ကြအကောင်မဲ့ဖြစ်တော့နောက်ဆုံးတော့ depression ဖြစ်သွားတာเนาะအဲ့တော့ကိုယ့်အကြောင်းကိုလည်းပဲကောင်းတာတွေကြာပြီးပါနေ့စဉ်ကောင်းတာလေးတွေလုပ်ပါကောင်းတာလေးတွေပြောပါကောင်းတဲ့စာလေးတွေဖတ်ပါကောင်းတဲ့အကျိုးလေးတွေတွေးပါအဲ့လိုဆိုရင် depression မဖြစ်သူများကိုကြည့်ရင်လည်းပဲကောင်းတာလေးတွေကြာကြည့်ပါအဲ့လိုဆိုရင် depression မဖြစ်
ပြန်မြင်လောက
်ဆိုအဲဘုန်းကြီးကတော့ထုံးစံတိုင်းပဲတဏှာကြီးလို့မှားရင်နှစ်နာရီဖြစ်သွားရော
နော
်အဲဘုန်းကြီးပြောချင်တဲ့လူရင်းအသေးသေးတော့ဟိုနားလေသဘောပေါက်လောက်ပါပြီနော်ဘုန်းကြီးကဘာတတ်နိုင်လဲဆိုတော့ဘာတကယ်လုံးမဖြစ်တော့မယ်ဆိုတော့စိတ်ကိုလုံးလုံးချနိုင်အောင်ပဲပြောလို့ရမယ်နော်တကယ်လုံးရမှာကတော့တရားနာကြတဲ့တရားဓမ္မတွေကိုယ်တိုင်ကတကယ်လုံးရအဲ့တော့ကို့အတွက်လည်းတကယ်အကျိုးရှိပြီတော့လောကကြီးအတွက်လည်းတကယ်အကျိုးရှိတဲ့အလုပ်ကဘာလဲဆိုတော့ကို့ကိုယ်ကိုအကောင်းဆုံးလူသားတစ်ယောက်ဖြစ်အောင်လုပ်လိုက်တာပဲ။ကို့ကိုယ်ကိုအကောင်းဆုံးစိတ်ထားအကောင်းဆုံးအသိဉာဏ်အကောင်းဆုံးလူသားတစ်ယောက်ဖြစ်အောင်လုပ်လိုက်တာဟာကို့အတွက်လည်းအကျိုးအများဆုံးလောကကြီးအတွက်လည်းအကျိုးအများဆုံးဖြစ်တယ်။ဒါကြောင့်ကိုချိုးရောသူတစ်ပါးအချိုးရောတစ်ခါတည်းနဲ့လုပ်ပြီးသားဖြစ်သွားအောင်နေ့စဉ်သီလကိုလည်းကျူးစားပြီးအထင်းသိမ်းပါ။ဗတိပဌာန်တရားကိုလည်းပဲနေ့စဉ်တက်နေတော့ကျူးစားပြီးအထုပ်ပါ။ မေကုံမေ့ကျင်တဲ့လူတွေရှိသေးရင်နည်းနည်းတော့မေ့ဖို့ချိန်ရသေးတယ်နော
်ဒီနေ့ကုန်လည်းတော်စိတ်ဝင်စားဖို့ကောင်းတယ်အရှင်ဘုရားဘောဓမမြတ်စွာဘုရားဟာသတိပဋ္ဌာန်တရားကိုကိုယ်တိုင်ကြည့်မြင်ပြီးသင်ကြံအားထုတ်ရာမှဘုရားအဖြစ်ကိုရောက်ရှိတော်မူသည်ဟုသိရပါသည်ဘုရားဘောဓမမြတ်စွာဘုရားမတန်ခင်ကအပွင့်တော်မူခဲ့သောဘုရားများကတော့ဒီမိန်းကန်းတိုင်သင်ကြံပြီးဘုရားဖြစ်လာသည်ဆိုရင်ဘောဓမမြတ်စွာဘုရားကကိုယ်တိုင်ကြည့်မြင်တော်မူသောတရားဟုဆိုနိုင်ပါသလားဘုရားတဲ့မိဘကမဆုံးသေးဘူးဒါပေမဲ့ဒီနေရာတွင်ခဏဖြတ်လိုက်ဦးအဲဥတော်မူတဲ့ဗေမျက်စွာဘုရားဖြစ်ဖြစ်ဒီမဂ္ဂင်7ပါးရှင်းစဉ်ဒီမဂ္ဂင်7ပါးတော့မှတတိပဋ္ဌာန်ပါပြီလားနော်ဒီမဂ္ဂင်7ပါးရှင်းစဉ်အတိုင်းပဲသင်ကြန်အထုတ်ပြီးတော့သစ္စာ4ပါးကိုသိပြီးတော့သဗ္ဗညဉာဏ်တော်ကိုရပြီးတော့မျက်စွာဘုရားဖြစ်သွားတာကြီးပဲအရင်ဘုရားတွေလည်းပဲဒီလိုပဲမဂ္ဂင်7ပါးကိုသင်ကြန်အထုတ်ပြီးတော့သစ္စာ4ပါးကိုသိမြင်ပြီးတော့အထက်မဲ့ရပြီးတော့တပည့်ညဉ့်ဉာဏ်တော်ရပြီးတော့မြတ်စွာဘုရားဖြစ်သွားတာကြီးပဲဒီမိရလည်းလို့တခြားနေရှိဒါပေမဲ့ကိုယ်ကိုယ်တိုင်ကျင့်ကြံအားထုတ်နေတုန်းမှာတော့ဒီနောက်ကိုသူတို့ဘာစီကရတာမဟုတ်ကိုယ်တိုင်ဉာဏ်နဲ့ဒီလိုလုံးမှဖြစ်နေဆိုတော့ဟုတ်ပြီးတော့အားထုတ်ပြီးတော့ဘုရားဖြစ်သွားတာမို့လို့ကိုယ်တိုင်ဉာဏ်နဲ့သိတော်မူတော့လို့ဆိုရတာနောက်ထပ်ဘုရားကြီးလည်းပဲဟိုတခြားဘုရားတစ်စုခေါ်တာကိုကြားနာရပြီးမှအာထုတာမဟုတ်ပဲနဲ့ကိုယ်တိုင်ညာနဲ့ပဲသိပြီးတော့အာထုပြီးတော့ဘုရားဖြစ်သွားမှာကြီးပဲအဲဓမိတော်ကလည်းကြတော့ဘုရားခေါ်တာကိုကြားနာရပြီးမှအာထုရတာပါဒါကြောင့်ဘယ်ဘုရားဖြစ်ဖြစ်ကိုယ်တိုင်ကိုယ်ပိုင်ညာနဲ့သိပြီးမှပဲလက်ကျင်7ပါးကိုအာထုပြီးတော့14ပါးကိုသိပြီးတော့အဟတမဲ့ညာကိုရပြီးမှသံဃာညာကိုရပြီးမှဘုရားဖြစ်တာပါနောက်တစ်ခုကလူတိုင်းကြီးပြည့်ပြည့်စုံစုံကိုကံကြောင်းတရားများကြောင့်ဘုရားဘာသာကလက်ခံထားပါသည်လူမဟုတ်သောယင်းတောတောင်တစ်တင်ပမှန်တို့မတူညီသောအဖြစ်အပျက်များ၏အခြေခံအကြောင်းတရားမှာဘာကြောင့်ပါလဲခင်ဗျာတဲ့တော်တော်တော့မေးသင့်တယ်အဲဘုန်းကြီးအများအားတွေးလေးရှိတဲ့တွေးလေးတစ်ခုကိုပြောပြအောင်အမှန်ရေးကြည့်အဲ့ဒါပါလဲဆိုတော့ဒီဘုရားဟောတဲ့တရားတော်တွေကိုလေ့လာပြီးတော့ဘုန်းကြီးတရားစဉ်းစားပါသဘာဝတရားကိုလည်းဘုန်းကြီးလေ့လာပြီးစဉ်းစားပါစဉ်းစားတဲ့အခါမှာအကြောင်းတရားတစ်ခုတည်းကြောင့်အကျိုးတရားတစ်ခုဖြစ်တယ်ဆိုတော့မရှိဘူးအကြောင်းတရားများစွာကြောင့်အကျိုးတရားများစွာဖြစ်တယ်ဆိုတာပဲဖြစ်ဖြစ်အဲ့တော့ကံအကြောင်းတရားတစ်ခုတည်းကြောင့်ဖြစ်တယ်ဆိုတာမဟုတ်ပါဘူးဆိုတော့ကံကတော့အမှန်ကြီးကြီးပါအလွန်ကြီးကြီးသောအကြောင်းတရားဖြစ်တယ်ဆိုတာမှန်ပါတယ်။ကံဆိုတာမျိုးစိနဲ့တူတာပေါ့။အဲ့တော့မျိုးစိလေးတစ်စိရှိုံနဲ့အပင်ဖြစ်မလား။မဖြစ်နိုင်ဘူး။အဲ့ဒီမျိုးစိကိုလေလုံးနဲ့ပလင်းနဲ့မှချက်ပြီးတော့ပိတ်ထားလိုက်။ဒါတော့မှမြည်ကြီးပေါ်မချနဲ့၊ရေလည်းဘယ်တော့မှမလောင်နဲ့။အဲ့လိုဆိုရင်အဲ့ဒီမျိုးစိကအပင်ပေါက်မလား။အဲ့တော့ကံဆိုတာကအဲ့ဒီမျိုးစိလေးနဲ့သူ့ကိုမြည်ကြီးပေါ်မှချပြီးတော့ရေလည်းလောင်ပြီးမှနေအောင်ချီလိုက်ရမှလေလည်းရှိမှအဲ့ဒါမှသူအပင်ဖြစ်တယ်လို့ပဲ။လူပြောင်းရဲ့ဘဝဖြစ်ဖို့ဆိုတော့လေကံအကြောင်းတရားတစ်ခုရဲ့မလုံလောက်ပါအခြားအကြောင်းတရားတွေအများကြီးရှိပါတယ်အဲတော့ပရိသတ်သမုပ္ပါလေ့လာမယ်ဆိုရင်တော့အဲ့ဒီမှာအများကြီးအကြောင်းတရားတွေသိလိမ့်မယ်ဒါတော့မှအကြောင်းတရားအကုန်လုံးသိတော့မသိဘူးအကြောင်းတရားအတော်များပါနော်အဲတော့အဝိဇ္ဇာတဏှာကံဆိုတာတွေကြောက်မှာပါအဲစိတ်ပင်တောတောင်ယင်းကြီးဆိုတာတွေကလည်းသူ့အလက်သူတဘာဝအကြောင်းတရားတွေအများကြီးရှိပါတယ်နော်အပူအေးမတူတဲ့နေရာမှာပေါက်တဲ့အပင်တွေမတူဘူးမျိုးစားမတူတဲ့နေရာမှာပေါက်တဲ့အပင်တွေမတူဘူးအဲ့တော့မတူတဲ့နေရာတွေမှာပေါက်လာတဲ့အပင်တွေကမတူတဲ့အပင်တွေဖြစ်ကြတာပဲလို့အကျဉ်းအဖြစ်တော့ဒီလိုပဲဖြေရမှာပါသဘာဝတရားအင်တာနက်နဲ့တာမလို့အကြောင်းတရားအကုန်အပြည့်စုံလို့ဘုံကြီးလည်းမသိဘူးဒါပေမဲ့သိတာတစ်ခုတော့ရှိတယ်အကြောင်းမဲ့ဖြစ်တာတော့တစ်ခုမှမရှိဘူးအကြောင်းစုံမှဖြစ်တာပါ
ေကောင်တော်များတော့တော့တနင်္လာလောက်တော့ချင်းဒီမှာဖြစ်ဒီမိကောင်ကလည်းတော်တော်ခက်ခဲတဲ့နေကိုစိတ်နဲ့အုံနောက်အတူတူပဲလားမတူဘူးလားဆိုတာသိလို့ပါလိမ့်ခင်ဗျာအဲ့တော့ဒါကိုဘုန်းကြီးလည်းပဲအများကြီးစဉ်းစားပါအဲ့တော့ဒီသဘာဝတရားကိုဘုန်းကြီးလေ့လာတဲ့အချိန်မှာလူသဘာဝဆိုလည်းပါလူသဘာဝဆိုတာကိုလေ့လာတဲ့အခါမှာဒီတရားဘုရားဟောတဲ့တရားစာပေဒီဖိုင်နေဘောကတန်တရားဆိုတာကိုလည်းဘုန်းကြီးစိတ်ဝင်စားတယ်ငယ်တော့ကတော့ဟုတ်လားမဟုတ်လားဆိုတာမသိဘူးဒါပေမဲ့ဘောကတန်တရားလို့ပြောတာကိုပဲစိတ်ဝင်စားတယ်ဘောကဒီတစ်ခုပြီးတစ်ခုဖြစ်တယ်ဆိုတာကိုဟုတ်တယ်လားတကယ်ရောဖြစ်တယ်လားဆိုတာသိတယ်သိရင်တော့သဗ္ဗဝါနာပါတဲ့အတွက်ကြောင့်ဘုန်းကြီးတော်ပထမဦးဆုံးစာရီအများကြီးစာဖတ်ပါအဲ့ဒီဖတ်တဲ့အဲမှာအင်္ဂလန်နိုင်ငံမှာရှိတဲ့ Psychical ResearchSociety လို့ခေါ်တဲ့စိတ်ငြိမ်သူတေနအသိဉာဏ်လို့ဘယ်လိုဘာသာပြန်ရပါလဲနော်မမလိုဘာသာပြန်တော့အဲ့လိုပြန်ရပါတယ်စိတ်ငြိမ်သူတေနအသိဉာဏ်ကထုတ်တဲ့စောက်တွေကိုအများကြီးဖတ်သူတို့ကအဲ့ဒီလူဝင်သားဆိုတာတွေကိုသိချလိမ့်လားလိမ့်လာပြီးတော့အဲ့ဒါတွေကိုမတန်ကြည့်ကြည့်ကြထားပြီးတော့စောက်တွေထုတ်တယ်ပေါ့လူလူပြောသူပြောကိုယုံလို့မဟုတ်ဘူးနော်သူတို့အထောက်အထားကိုကြည့်ကြည့်ကြလိုက်ရှာတကယ်တော့ဟုတ်သလားဆိုတာထောက်ထားအောင်ရှာ။နောက်တုတ်ကတော့ The Search of Ready Murphy ဆိုတဲ့သောက်တုတ်ကိုယူဖတ်။လူပြောက်ကအမေရိကန်မှာမွေးတယ်။ဒါပေမဲ့သူကစကားပြတ်တဲ့အရွယ်ကလေးက "तू အိုင်လန်အကြောင်းကိုအများကြီးပြောတယ်။ तू အိုင်လန်နိုင်ငံမှာမွေးခဲ့တာ"လို့အဲ့လိုပြောတယ်။အဲ့ဒီတော့ကသူ့နာမည်က Ready Murphy လို့။အခုနာမည်ကတော့ဘာလဲမသိဘူး။ဘုံမိတ်ပါဘူး။အဲသူ့အကြောင်းကိုအဲ့ဒီသောက်ကိုရေးတာ။ तू ပြောတာဟုတ်မဟုတ်သိအောင်ဆိုတော့ဒီTime Magazine ကသတင်းတော့တယောက်ကိုတွတ်လိုက်။သူပြောတဲ့အချက်လက်တွေကိုမှတ်ထားပြီးတော့သူအရင်ဘဝကနေရာကိုတွားပြီးတော့သူပြောတာတွေကဟုတ်သလားဆိုတာကိုအထောက်ထားလိုက်ကြတော့နေရာဒီတော့လမ်းနာမည်တို့အိမ်အဆောက်အဦနာမည်တို့အလုပ်ရုံနာမည်တို့ဘာလို့ပါသူကမှတ်မိတာလူနာမည်တွေသူနဲ့အမျိုးတော်ခဲ့တဲ့လူတွေရဲ့နာမည်တွေသူမှတ်မိတာ။အဲ့ဒါတွေကိုမှတ်ထားပြီးတော့လိုက်နေတော့နေကွန်း20မှာ19ခုကမှန်းနေတယ်အဲ့တော့မတော်တဆမှန်တယ်ဆိုတော့ဖြစ်နိုင်ပါ့မလားသူတို့စုံစမ်းကြည့်တဲ့အချက်လက်20မှာ19ခုမှန်တယ်တဲ့တစ်ခုကတော့အထောက်အထားရှာလို့မရဘူးအဲ့တော့လူဝင်သားဆိုတာရှိတယ်ဆိုတာကိုမယိုးလို့မဖြစ်တော့လို့ဖြစ်သွားတယ်နော်နောက်တစ်ခုကဒေါက်တာအင်းစတီဗင်ဆန်ဆိုတဲ့ပရော်ဖက်ဆာကြီးတယောက်ကတစ်သက်လုံးသူကတစ်ကမ္ဘာလုံးနိုင်ငံအနှံ့လိုက်ရှာပြီးတော့လူဝင်သားတွေကိုလေ့လာသူရေးတဲ့စာအုပ်နာမည်က 20 cases suggestive of reincarnation ဆိုတဲ့စာအုပ်အထူးကြီးတွေပါဘုန်းကြီးတွေ့ဘူးလောက်တော့၅အုပ်ရှိတယ်အဲ့ဒီ၅အုပ်တော့ဘုန်းကြီးဖတ်ပြီးနော်စာအုပ်တော့တော့မှလူ20လူစား20အကြောင်းရေးထားတယ်အရင်ကကဘယ်လိုသိသွားလဲဆိုတာကပါတယ်အဲ့ဒီမှာသူဆန်းဆန်းတယောက်ကတင်ရတက်လို့ဈေးရတာနောက်ဘဝကျမှသူ့ကိုဘသူတက်တယ်ဆိုတာသူပြန်ပြောတယ်သိသွားတော့ကတက်တဲ့လက်တယ်မပေါ်ဘူးအမှုကိုပိတ်ထားလိုက်ရတယ်။နောက်ဘုရားသူလင်းကနှစ်လောက်ရေရောက်တော့သူ့အရင်ဘုရားတော်ကဘသူကတတ်တာပါဆိုတော့ပြောလို့အဲ့ဒီအမှုကိုပြန်ဖွင့်ပြီးတော့အဲ့ဒီလိုဖမ်းပြီးတော့ဖြစ်တော့အမှုပေါ်တယ်။အမှန်ပဲအဲ့ဒီကတ်တာ။သူဝတ်ထားတဲ့လက်စစ်ကိုယူလိုက်ပြီးတော့သူ့ကိုသင်္ကေတကန်းစက်မှာတောက်လိုက်။အဲ့တော့ဒီလူကဘယ်လိုမှတ်မိလဲ။အဲ့တော့အရင်ဘုရားကသူ့ brain ကနောက်ဘုရားထူအောင်ပါလာသလား။ဘယ်လိုပြောမလဲ။ဘယ်လိုဖြေနိုင်မလဲ။brain မပါလာဘူးเนาะ brain ဆိုတာသူက organic matter เนาะ organic တခုပဲ protein တွေပဲเนาะဆိုတော့သိသွားတဲ့လူရဲ့ brain ကဘယ်နည်းလောက်တာရှိခံမလဲ freezer လက်ထည့်ထားမယ်ဆိုရင်တော့ protein ကထားလို့ရတယ်เนาะဒီတိုင်းဆိုရင်တော့စိတ်မကြောက်ဘူးအကုန်လုံးက chemically decompose ဖြစ်သွားမှာเนาะနောက်ဆုံးကျတော့ chemical တွေဖြစ်သွားမှာပဲ nitrogen တို့ဘာတို့ hydrogen တို့အဲ့လိုဖြစ်သွားမှာပဲเนาะအဲ့တော့အိမ်ဘွားက brain ပါမလာပဲနဲ့ဘာဖြစ်လို့အိမ်ဘွားဟာကိုမှတ်မိလဲ။အဲ့ဒီမိဘွားကဘုန်းကြီးကအရေးကြီးဆုံးမိဘွားဖြစ် brain မပါပဲနဲ့မှတ်မိနေတယ်ဆိုတော့စိတ်က brain နဲ့မှနေတယ်လို့တော့ပြောလို့မရဘူး။စိတ်က brain နဲ့မှနေရင်တော့အဲ့ဒီ brain ကိုမြည်ကြီးတဲ့ရှုပ်လိုက်ရင်စိတ်ကအဲ့ဒီမြည်ကြီးတဲ့ပါသွားတော့အဲ့ဒီ brain ကိုမြည်ရှုပ်လိုက်ရင်စိတ်ပါမြည်လေးလောင်နေတဲ့ပါသွားတော့ဒါကြီးနဲ့ brain နဲ့စိတ်နဲ့တော့နည်းနည်းတော့ဆက်ဆက်တယ်။ဥပမာအကျဉ်းဆုံးပဲပြောမယ်နော်ဘုန်းကြီးမှလည်းပဲ အဖြေအပြည့်စုံမရှိပါဘူးနော်ဥပမာဆိုတော့အခုတယ်လီဗီရှင်းကိုစတေရှင်တစ်ခုကိုကျင်လို့လိုက်ရှင်မဖြစ်မလဲအယုတ်ဒီအတန်ကြီးပေါ်လာတယ်နော်အဲ့ဒီတယ်လီဗီရှင်းကိုအထက်ကစကစ်တစ်ခုကိုဖြတ်လိုက်မယ်ဆိုတော့ဖြတ်လိုက်ရင်မဖြစ်မလဲအဲ့ဒီတယ်လီဗီရှင်းမှာအယုတ်ဒီအတန်ကြီးပေါ်တော့ဘူးနော်ဒါပေမဲ့အဲ့လိုဆိုရင်စတေရှင်ကဆွနေတာတွေကပျောက်သွားတာပြောမသွားဘူးနော်ကောင်းတဲ့တယ်လီဗီရှင်းတစ်ခုနဲ့ပြန်ကြည့်နေလို့အဲ့ဒီအချိန်မှာတော့ပေါ်အောင်ပါပဲနော်အဲ့တော့စိတ်နောက်တယ်ဆိုတာကအမှန်တော့ brain တွေက circuit တစ်ခုပြတ်သွားတာစိတ်ကတော့သူ့အတူရှိနေသေးတယ် brain က interpret လုပ်တဲ့ဟာမှားတော့တယ်လီဗီရှင်းတွေက circuit တစ်ခုပြတ်သွားတယ်လို့ပဲအကျဉ်းဆုံးနဲ့ဘုန်းကြီးအလွယ်ဆုံးပုံမှာအရင်နဲ့ပြောရင်တော့အဲ့လိုပါပဲနော် brain နဲ့စိတ်နဲ့ကသက်သက်မှုရှိတယ်brain damage ဖြစ်စိတ်ပါတမျိုးဖြစ်သွားတယ်ဒါပေမဲ့စိတ်က brain ထဲမှာရှိတယ်လို့တော့ပြောလို့မရဘူးဒါဖြစ်ရင်နေရာမှာရှိတယ် heart ထဲမှာလား heart transplant လုပ်လိုက်ရင်ဘယ်နဲ့ဖြစ်တယ်အဲ့တော့အင်မတန်ဆန်းကျင်တဲ့အရာတွေပါအကုန်လုံးအစအဆုံးပြင်နေမှုတော့ရက်စွာခံမှာပဲတိဒီမှာမိထတာလေးကအချင်းချင်းပြောရင်ဖြစ်တဲ့စိတ်တွေများလာအောင်လေလူတွေကိုသိစံနေကိုချက်လာအောင်လုပ်ခဲ့တယ်တဲ့လုပ်ခဲ့ရလာတဲ့ဖြစ်စိတ်တွေဟာကိုရာသမောင်းကိုညမဖတ်တတ်နော်သူပြောနေတဲ့ဒိဋ္ဌိကတော့ကိုမဖြစ်တဲ့စိုက်ကျင်လာတဲ့အခါမှာဖြစ်ခဲ့တာမှားတယ်လို့ယူဆလက်ခံလာတယ်တဲ့ကိုကမျှော်လင့်ချက်တစ်ခုခုနဲ့ရှင်းနေရင်တော့မရလာရင်ကျုံးပြီလို့တွေ့ရတော့မှာပေါ့။ဘာမှမျက်လုံးကြီးမရှိဘူးတော့ကျုံးနေလို့မထင်ပါဘူးနော်။ဖြစ်ပြီးခဲ့တဲ့စိတ်ကိုနေပြောက်အောင်လုပ်ဖို့အချိန်တည်းကြာခဲ့ပြီးမကြာခဏအိမ်မက်စုစုနဲ့ချင်းကြောက်လာတယ်တဲ့။တော်ကိုချင်းစာနိုင်ကြတယ်ထင်ပါလေအဲ့လိုမျိုးဘုန်းကြီးလည်းကြုံပါလေဒါပေမဲ့ကိစ္စမရှိပါဘူးနောက်တော့ကိုယ့်ရဲ့တကယ်ချစ်တဲ့စိတ်ကိုစန့်ချင်းလာအောင်လှုပ်လာတဲ့ခါမှာမျိုးလင်းရဲ့မထားတော့ဘဲနဲ့ဖြစ်နိုင်တဲ့စိတ်မျိုးတစ်ချီးပြီးတော့ရတယ်နော်အဲ့တော့တယောက်တည်းကိုပုပ်ပူဆွဲဖြစ်လို့ရှိရင်တော့ဒါမျိုးဖြစ်ပုံများပါတယ်။သူရှိမှဖြစ်မယ်၊သူကငါ့ကိုရှိမှဖြစ်မယ်လို့ဒီလိုထင်တာဘူး။သူပြောတာဆက်ပြောရင်ဒါဟာငါရှိနေသေးလို့မမေ့ပြစ်နိုင်ဘူးလို့ဘူးလားလို့ကိုဟိုကိုကြောက်လာတယ်တဲ့။မေ့ပြောက်ရအောင်ပြုလုပ်ခြင်းနဲ့ခံရင်းတရားကိုသိမြအောင်ပြုလုပ်ပြတော်မူပါတဲ့တချို့တော့ရင်းရင်းနဲ့ငိုကြလိမ့်မယ်ထင်တယ်တကယ်ခံရတဲ့လူကအဟုတ်ခံရတာပါ။နော်။အဲ့တော့တကယ်ခံဘူးတဲ့လူဆိုရင်တော့ကိုချင်းစာနိုင်ပါလား။တော်တော်မလွယ်ပါဘူးနော်။ဆွဲလန်းတဲ့စိတ်ကအမှန်တန်ကြီးမားပါလား။သို့တော့တဖြည်းဖြည်းအကောင်းဆုံးနည်းကတော့တရားထုတ်ပါ။နော်တရားထုတ်လို့စိတ်ဓာတ်ကိုအသိဉာဏ်ကိုရင့်ကျက်လာတဲ့အခါမှာသူကကိုယ်ကိုမချစ်တာကိုသူ့ကိုလည်းစိတ်မဆိုးတော့။ချစ်တယ်ဆိုတာအတင်းကြလုံယူလို့ရတဲ့အရာမျိုးမဟုတ်ပါဘူး။ဒါတူတူကလည်းပုပ်ပူဆွဲအနေနဲ့ဖြစ်နေတဲ့အဖြစ်ကိုတကယ်မြစ်တာအဖြစ်လို့ဆိုနိုင်ပါဘူး။ တရားထုတ်လာတဲ့အခါမှာအဲ့ဒီသက္ကာယဆိုတဲ့သဘောသက္ကာယဒိဋ္ဌိဆိုတဲ့သဘောပါသွားတဲ့အခါမှာဖြစ်တဲ့စိတ်ကပို့ပြီးတော့မေတ္တာစိတ်ပြီးပြင်းလာတယ်မေတ္တာစိတ်ဖြစ်လာပါတယ်နော်သို့တော်လည်းဟိုသောတာပန်တော်မှအိမ်တော်နဲ့သာသမိနဲ့နေသေးတယ်နော်တက္ကရာကလည်းပဲအိမ်တော်နဲ့သာသမိတွေနဲ့နေသေးတာပဲအနာဂံကျမှသူကအိမ်တော်ကြီးစိတ်ကုန်သွားတာတော့အိမ်တော်နဲ့သာသမိနဲ့နေသေးတယ်ဆိုတော့သူ့မှာငါသာငါသမီးဆိုတဲ့စိတ်ကတော့ရှိမှာပဲနော်ရှိကြတော့ဟိုဖြစ်တယ်ဆိုတဲ့မေတ္တာနဲ့သမှုရိယဆိုတဲ့ဆံဟောစဉ်နဲ့နှစ်ခုကရောနေမှာဒါခွဲဖို့ဆိုတာတော်တော်တော့မလွယ်ဘူးနော်အဲ့လိုသမှုရိယနဲ့ရောနေလို့သာဟိုဝိဇ္ဇာခါတော်မှသူ့မိလေးဆိုလားသုံးသွားလို့ငိုပါတယ်ဆိုတာသိရတယ်နော်ဟိုကအဲ့တော့ဆံဟောစဉ်သမှုရိယကြောင့်ဝင်ရတာနော်အဲ့တော့ခုနဒီမိန်းကောင်ကိုမေးတဲ့သူကလဲသူကဖြစ်တယ်ဆိုတဲ့သဘောနဲ့သမှုရိယတန်ဟောစဉ်ဆိုတဲ့သဘောနဲ့နှစ်ခုရောနေလို့ပါတရားထုတ်လာလို့အဲ့ဒီသမှုရိယတန်ဟောစဉ်ဆိုတဲ့ဘက်ကနည်းနည်းရော့သွားလို့ရှိရင်ဖြစ်တဲ့ဘက်ကပို့ပြီးတော့အကောင်းလာတဲ့ခါမှာတနည်းမှာကိုယ့်ကိုပြန်မဖြစ်နိုင်တဲ့သူတောင်မှဆက်ပြီးတော့ဖြစ်တဲ့စိတ်ကဖြစ်နေအောင်မယ်ဒါပေမဲ့စိတ်တော့ဆင်းရဲမှာမဟုတ်တော့ဖြစ်နိုင်ပါ့မယ်အဲ့ဒါမျိုးယေတိသောရှောက်ထားပါသည်ခရာဝါရင်ကာလပြင်မြေမှာတိုင်းရင်းစည်းမိဝဲရ၌စိတ်ထက်တွင်တည်ရင်အနေငယ်ပါသောကြောင့်သူရမေရိယမှလွတ်မလွတ်ဖြစ်ကြပြီတော်မူပါရန်ရှောက်ထားပါသည်ခရာတဲ့